정동 야석대 구구 자몽 라디소 코네예 몰라냐이 뉴 마냐이 정다이 에트윙 문디네 긴기네 룽사야 슈테니가야 띠야 동제이냐 위니 사피안 보에나이 더마 부자 앱시피 호자 에토 원단 부디 띠야 지드나로 ဒီနေ့မိမိတို့နာကြွင်ကြမယ်တရားနာမည်ဘယ်လိုခေါ်လဲဝန္တန်ဟူသည်လောကမှာဝန္တန်အမျိုးမျိုးရှိဘူးလားရှိတယ်အစိုးရတောင်းဝန်ကိုထမ်းဆောင်နေတဲ့အစိုးရဝန္တန်တွေရှိကြသလိုဂုဏ်ကြီးတောင်းဝန်ကိုထမ်းဆောင်နေတဲ့ဝန္တန်တွေလည်းရှိကြတယ်ဒီလိုပဲဆိုင်ရဆိုင်ရဝန်တွေကိုထမ်းဆောင်နေကြတဲ့ဝန်ထမ်းတွေလောကမှာများစွာရှိနေတယ်။ဒီနေ့ဒီဝန်ထမ်းတွေဟာအချိန်တစ်ခုရောက်တဲ့အခါမှာလူငယ်ပိုင်ခွင့်၊ချမ်းသာပိုင်ခွင့်၊သက်သာပိုင်ခွင့်ဆိုတဲ့အခွင့်ကိုမရနိုင်ကြဘူးလား။ရနိုင်တယ်။ဒီနေ့ဦးဇင်းဟောမယ့်ဝန်ထမ်းဆိုတာကတော့လူငယ်ဆိုင်ခွင့်ချမ်းသာဆိုင်ခွင့်သက်သာဆိုင်ခွင့်ရဖို့ရန်တိတ်ခတ်နေတဲ့ဝန်တစ်မျိုးအကြောင်းကိုဟောပြီးမှဖြစ်တယ်။ဦးဇင်းတို့မွန်လမြိုင်မြို့ဆိုတာကစိတ်ကမ်းမြို့လို့ပြောမယ်ဆိုရင်မပြောနိုင်ဘူးလား။ပြောနိုင်တယ်မွန်လမြိုင်မြို့ဟာစိတ်ကမ်းတွေများစွာရှိနေတဲ့မြို့တစ်ခုဖြစ်တယ်။ဒီစဉ်တို့ဒီမောစိတ်တွေရောက်တဲ့အခါမှာဂုံတင်ဒီမောတစီစိတ်ကလာပြီးဆိုတဲ့အခါမှာဂုံထမ်းသမားတွေကဝန်တန်းတသာနဲ့ပျော်ပျော်ရွှင်ရွှင်ပဲဒီဂုံတင်ဒီမောပေါ်ကူမတက်ရောက်ကြဘူးလားဘာဖြစ်လို့တက်ရောက်ကြသလဲဟေးဂုံထမ်းတယ်လို့ဟုတ်ပြီဟုတ်ပြီနော်တနည်းပြောမယ်ဆိုရင်တော့တို့အတွက်စောင့်ဖို့နေရေးအတွက်ပြေးလည်အောင်ဖန်တီးနိုင်မယ့်အခွင့်အလမ်းကြီးတစ်ခုတော့ရပြီဒီလိုဝမ်းသာတဲ့စိတ်တွေနဲ့ရှင်းသွားကြတာမဟုတ်ဘူးလားဟုတ်တယ်ဒီဝန်ကြီးတွေကိုချမ်းတယ်လို့ချမ်းကြတာလားဝန်ကြီးအတွက်ချမ်းကြတာလားဝန်ကြီးအတွက်ချမ်းကြတာအင်မတန်လေးလံတဲ့ဝန်တွေကိုချမ်းနေရတဲ့ဒီကုံချမ်းသမားတွေရဲ့ဘဝချမ်းသာခြင်းနဲ့ဆင်းရဲခြင်းအရာဖြစ်နေမလဲဆင်းရဲခြင်းပဲဖြစ်နေမယ်အင်မတန်လေးလံတဲ့ဒီဝန်တွေကိုချမ်းသာတဲ့အခါမှာခက်မြန်မြန်ဆိုသလိုပဲချမ်းသာကြမလားညင်ညီလေးချမ်းသာကြမလားခက်မြန်မြန်နဲ့ချမ်းသာကြမှာပဲဘာဖြစ်လို့လဲအင်မတန်လေးလံတဲ့ဇီဝံကြီးကိုပြစ်ချခွင့်ရမယ့်နေရာကိုအမြန်ဆုံးရောက်အောင်တော့စားကြမှာမဟုတ်ဘူးလားဟုတ်တယ်အင်မတန်လေးလံတဲ့ဇီဝံကြီးကိုထမ်းထားရတဲ့ဂုံထမ်းသမားတွေမိမိတို့အတွက်သတ်မှတ်သိထားတဲ့နေရာရောက်တဲ့အခါမှာလေးလံပါတယ်ဆိုတဲ့ဇီဝံကြီးကိုပြစ်ချလိုက်မယ်ဆိုရင်တော့ချမ်းသာပိုင်ခွင့်သက်သာပိုင်ခွင့်လူငယ်ပိုင်ခွင့်မရဘူးလားရတယ်ဒီနေ့ဦးဇင်းပြောမယ်ဝန်တန်းဆိုတာကတော့ဒီလိုလွတ်မြောက်ပိုင်ခွင့်ချမ်းသာပိုင်ခွင့်သက်သာပိုင်ခွင့်မရနိုင်တဲ့ဝန်တစ်မျိုးကိုပြောမှာဖြစ်တယ်ဒီလိုလေးလံတဲ့ဝန်ကိုထမ်းပြီးလာတဲ့ဒီကုံထမ်းသမားတွေလေလံတဲ့ဝန်ကိုထမ်းထားကြတယ်သူတော်များလေးပဲသတ်မှတ်ထားတဲ့နေရာရောက်တဲ့အခါမှာပြစ်ချပိုင်ခွင့်ဆိုတဲ့အခွင့်ကိုအမိအယယူပြီးတော့ချမ်းသာခြင်းဆိုတဲ့အမှုကိုအယမယူကြဘူးလားဒီကြတယ်ဒီနေ့ဦးစင်းတို့ထမ်းထားရတဲ့ဝန်ကြီးကိုလည်းပဲအင်မတန်လေးလံလာတဲ့ဝန်ကြီးတစ်ခုဖြစ်တဲ့အတွက် ဒီဝန်ကြီးကိုထမ်းထားရတယ်ဒီကုန်ထမ်းသမားတွေထမ်းနေတဲ့ဝန်ထက်ပိုပြီးလေးလံတဲ့ဝန်တစ်မျိုးဖြစ်တယ်ဆိုတာကိုသိအောင်လည်းဟောမှာဖြစ်တယ်လို့အင်မတန်လေးလံတဲ့ဝန်ကိုထမ်းတာတဲ့ကုန်ထမ်းသမားရဲ့ထမ်းတာပိုင်ခွင့်သက်တာပိုင်ခွင့်လူငယ်ပိုင်ခွင့်ကိုပြစ်ချခြင်းဆိုတဲ့အမှုကိုပြုခြင်းဖြင့်အမိယယူတကဲ့သို့ပဲဒီနေ့တရားနာသိသက်သူတော်ကောင်းအပေါင်းတွေကိုလည်းပဲမိမိတို့ထမ်းထားရတဲ့အမတန်လေးလံတဲ့ဝန်ကြီးကိုပြစ်ချခြင်းဆိုတဲ့အမှုနဲ့ထမ်းတာပိုင်ခွင့်လူငယ်ပိုင်ခွင့်သက်တာပိုင်ခွင့်ရနိုင်တဲ့အသိဉာဏ်တွေကိုဒီနေ့ဦးစင်းအနေနဲ့မြောက်ပြီးခံစားသိသွားမှာဖြစ်တယ်ဒီတရားကိုဟောကြားတော်မူခဲ့တဲ့ပုဂ္ဂိုလ်ကပြောမယ်ဆိုရင်ဥစဉ်တို့အားလုံးရဲ့ကျေးဇူးတော်ရင်မြတ်စွာဘုရားရှင်ဖြစ်တော်မူတဲ့အတွက်ဒီတရားတော်ကိုမဟောကြားမနာကြမီတရားဆိုင်ရှင်ဖြစ်တော်မူတဲ့ဒေတကသုရှင်မြတ်စွာဘုရားရှင်ကိုလက်သေးစွာထိတ်မှမူပြီးတော့ယုတိစွာရှိခိုးကြောလိုက်ကြစို့ဘုဇောဘောဓာယသိသိတိတံသောယောဓမ္မထာယသာဓမ္မထာယသံသောဓမ္မတိနောဝါသရဏာယသာနိဗ္ဗုဒ္ဓောနိဗ္ဗာနသာယသံလောကသရဏံနမိလောကသရဏောလောကသုမာဟိကိုသာယတစုဖြစ်တော်မူသောယောနာကိုဗုဒ္ဓနာဂမိရောယသီယစိန်တေယသုထာခြင်းမြတ်စွာဘုရားသည်ဘုဒ္ဓသစ္စာလေးကိုရောတိုင်းသို့ထင်သိမြင်တော်မူပြီးဖြစ်၍ဘောရာယသာသထိုက်သာသူဘုဂိုလူတို့ကိုသူထင်လင်းသိကြပါစေခြင်းချိုးငါ၎င်းတန်သောကုရောကသင်ရင်စီတော်မူပြီးဖြစ်၍ဇမသာယသာသထိုက်သာသူကိုယ်ကိုယ်လူတို့ကိုသူမြင်ရင်ရင်ချေကြစေခြင်းကား၎င်းတန်သောကုရိုင်းကသင်ခိလေသာဟုဖူခတ်သိငိမ့်တော်မူပြီးဖြစ်၍သမသာယသာသထိုက်သာသူဘုဂိုလ်လူတို့ကိုသူမြင်ရင်ကိလေသာသူငြိမ်းကြပါစေခြင်းငါ၎င်းဒိညောဝသံတရားနဝကရစ္စံကိုကုသထုတ်ချောက်ကုရောတိုင်းရောက်ပြီးဖြစ်၍သာလျင်ဒေနာယသာကုရောသတ္တုသထိုက်သူတို့နေကုသဝံမာဝေကံတို့ကုသထုတ်ချောက်ရောက်ကြပါစေခြင်းချိုးငါ၎င်းမိဘူတော်ကိလေသာထိနေသံဝင်ဆံယုတ်စေကုရောတိုင်းဤငြိမ်းတော်မူပြီးဖြစ်၍နိဗ္ဗာနထာယသာကုရောသတ္တုဝေနေလူတို့ဟုခတ်သိငြိမ်းကြပါစေခြင်းချိုးငါ၎င်းဓမ္မနိသင်လေးနဲ့ဓမ္မစကုဒီပေတိကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသည်လောကသရဏလောကသုံးပါးဤကိုယ်သာယာတစုဖြစ်တော်မူသောတဏှာကဗုဒ္ဓနာဂမိရောယသီယစိန်တေယထုထာထုမြတ်စွာဘုရားကိုနမိနမာမိကိုနှုတ်နှလုံးဆုံးဆုံးပြောင်းပြောင်းမံကိုချော့၍ကတော်မြတ်တို့လက်ဆုံးမိုး၍ရှ िख ိုးမြတ်ပါဤမြတ်စွာဘုရားမြတ်စွာဘုရားဧဝံမေသုတေကံသမယံဘဂဝါသာဝတိယံဝိဟရတိစေတဝန္နိယနာသပိဏိကသအာရမေမေဖျားတိရောအာနန္ဒာတိဤတံသုတ်တံဤတရားသေးသနာရောကို ဒီဝိဒုတ္တနာကမ္မသာသံဃာလယပါတိရှင်သူမြတ်တို့ဖျားဒီစကားကပထမသံဃာယနာတင်တဲ့ဘွဲမှာသံဃာယနာတင်ယဟန္တာမတိမြတ်သေးဘူးအရှင်အန္တနာမတိမြတ်ကနေလျှောက်ထားနေတဲ့စကားပဲဖြစ်တယ်ဒီကံတမယံတမတော်ခါ၌ ဘဂဝါဘုံတော်ဆောက်ဆုံးတော်ကိုနေ့ပြည့်စုံတော်မူသောမြတ်စွာဘုရားသည်သာဝတိယသာဝတိစီ၌အနာသာပိဏိကသာအနာတဘေတိစီသည်ဆောက်လုပ်လူသာအသောအာရမေနှလုံးမွေလျောရာဖြစ်သောဇေတဝနေဇေတဝန်ကြောင့်တော်၌ วิหารติตะเถนตังสันนิโรหมูเตဖြစ်เตยีဒီစကားကဒီเจตนาတော်ဖြစ်ပေါ်တဲ့နေရာကိုညွှန်ပြနေတဲ့စကားပဲဖြစ်တယ်မြတ်စွာဘုရားရှင်သာဝတိတိအနာတပိကျောင်းစကားကြီးဆောက်လုပ်လူတန်းတဲ့ဇေတဝန်ကျောင်းတိုက်တော်ဒီမှာတည်တင်းတုံးစံနေတော်မူတဲ့အခါဒီเจตนาတော်ဖြစ်ပေါ်တော်မူခဲ့တာပဲဖြစ်တယ် ဒီချိန်မှာမြတ်စွာဘုရားရှင်ကယံတော်ဒီဘက်ကိုမိမိရဲ့ဟောကြားတော်မူမဲ့တရားတော်ဘက်ကိုစိတ်ညှို့ကန်းဆိုင်လာစေခြင်းဟာယံတို့ဒီလိုမျိုးခေါ်တော်မူလိုက်တယ်ဒီလိုခေါ်တော်မူလိုက်တဲ့ဆိုရင်လည်းယံတော်ဒီကလည်းမြတ်စွာဘုရားသူပြီးတော့ပြန်လဲရှောက်ထားကြတယ်ဒီကံမှာမြတ်စွာဘုရားရှင်လေးတရားလေးတစ်ခုခေါ်ပေးတယ် ဘာရင်သာဝေဒိခွေတိသိသမိဘာရာဟရင်သာဘာရာဒာနိသာဘာရာနိကိသနိသာဒိခွေသံတရာဒီကိုရှုလေးရှိကြကုန်သောစိတ္တချက်သမီးတို့ဝောတိစိတ္တချက်သမီးတို့အားဘာရင်သာဝေဒုဝံပုဂ္ဂိုလ်၎င်း ဘာရာဟရိသဝန္ဒုဝံပုဂ္ဂိုလ်ထံဆောင်သူကို၎င်းဘာရာဒာနိသဝန္ဒုဝံပုဂ္ဂိုလ်ကံယူကြောင်းတရားကို၎င်းဘာရာနိခေပနေသဝန္ဒုဝံပုဂ္ဂိုလ်ပြစ်ချရာတရားကို၎င်းဒေသိသာမိဟောကြားပေဟံသစ္စာဖျားရှင်ကဘယ်တရားကိုဟောကြားတော်မူမည်တဲ့လေ ဝန်တုဝန်ဘုရားတော်ကိုငါဖျားဟောကြားတော်မူမယ်ဝန်တုဝန်ဘုရားကိုဟောကြားတော်မူပြီးတဲ့နောက်ငါတရားကိုဟောမယ်တယ်လေဝန်တုဝန်ဘုကိုထမ်းဆောင်တဲ့သူကိုငါဖျားဟောပြီးမယ်ဘာကိုဟောမယ်တယ်လဲတရားနာပြတတ်ဝန်တုဝန်ဘုကိုထမ်းဆောင်တဲ့သူ ဝန်တုဝန်ဘုကိုထမ်းဆောင်တဲ့သူကိုဟောကြားပြီးတဲ့နောက်မှာဝန်တုဝန်ဘုကိုခံယူကြောင်းတရားကိုလည်းငါဖျားဟောတော်မူမယ်ငါတရားဟောတော်မူမယ်တယ်လေတရားနာပြတတ်ဝန်တုဝန်ဘုကိုခံယူကြောင်းတရားဝန်တုဝန်ဘုကိုခံယူကြောင်းတရားကိုဟောကြားတော်မူပြီးတဲ့နောက်မှာဝန်တုဝန်ဘုကိုပြစ်ချရာတရားကိုလည်းပဲ ငါပြဟောကြတော်မူမယ်ဒီလိုပြောဆိုပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကတန်တုနာထာတန်ဝန်တုဝန်ဖို့တရားတော်ကိုသူနာထာကောင်းမွန်ယူသေးသောနာသာကြကုန်လောစေတရုငါပြဟောကြတော်မူမယ်ဝန်တုဝန်ဖို့တရားတော်ကို ကောင်းမွန်ယူသေးစွာနာကြကြကုန်လောဒီလိုမိတ္တုံမူတဲ့ဒီလိုမိတ္တုံမူတဲ့စကားကိုကြည့်မယ်ဆိုရင်ဒီဝန်တုဝန်ဖို့တရားတော်ကိုကောင်းမွန်ယူသေးစွာနာကြကြကုန်လောလို့မြတ်စွာဘုရားရှင်မိတ္တုံမူတဲ့စကားဟာမြတ်စွာဘုရားရှင်အတွက်မိတ္တာလားတရားနာသိတတ်ရဲ့အကျိုးစီးပွားအလို့ကမိတ္တာလား တရားနာရဲ့အကျိုးစီးပွားတရားနာသိတတ်ရဲ့အကျိုးစီးပွားအလို့ကပြောဆိုတဲ့စကားပဲဖြစ်တယ်။မြတ်စွာဘုရားရှင်ဘုရားဖြစ်တော်မူဖို့အတွက်၄ထင်ချေနဲ့ကဘာတသိန်းပါရမီမဖြစ်ခဲ့ရဘူးလား။ဖြစ်ခဲ့ရတယ်။ ပါရမီတွေပြည့်ပြီလို့ဘုရားဖြစ်တော်မူတဲ့ဘဝမှာပါရမီဖြည့်စဉ်ကမိမိရည်ညွှန်းခဲ့တဲ့အတိုင်းလောကကောင်းကျိုးကိုငါရွတ်ဆောင်ပေလောကလူသားတွေလွတ်မြောက်ကြောင်းဆိုတဲ့တရားကိုငါဟောကြားတော်မူမေလောကလူသားတွေခံစားနေကြရတဲ့ဒုက္ခဆင်းရဲအပေါင်းကနေလွတ်မြောက်ကြောင်းကိုငါရွတ်ဆောင်တော်မူမေဆိုတဲ့ရည်ရွယ်ချက်နဲ့ဆရာဖြစ်တော်မူဖို့ရန်အတွက်ပါရမီတွေကိုဖြည့်စီဖြည့်စည်းခဲ့သည့်အခြင်းပင်ဘုရားဖြစ်တော်မူပြီးတဲ့နောက်မှာလက်တွေ့45ပါးပတ်လုံးဟောကြားတော်မူခဲ့တဲ့ဘုရားရှင်ဟာတကယ်တော့ဘုရားနာပိဋကရဲ့အကျိုးကြီးပွားအလုံးကပြောဆိုတဲ့စကားများပဲဖြစ်တယ်။ဒီလိုတို့မေတ္တာဆိုတဲ့ဘုရားကရုဏာဆိုတဲ့ဘုရားဒီနေရာမှာကြားထမ်းနေတယ်။တန်တုနာထားဆိုတဲ့စကားဟာသင်္ချေသာသင်္ချေသမီးတို့တွေဟာဒီတရားတော်ကိုယုံကြည်စွာနာယူကြမယ်ဆိုရင်တော့သင်္ချေသာသင်္ချေသမီးတို့အတွက်ဝိသင်းရဲ့ဒုက္ခကနေလွတ်မြောက်ကြောင်းအကျိုးစီးပွားဖြစ်လိမ့်မယ်။တန်တရာဝိသင်းရဲ့ဒုက္ခကိုငြိမ့်သက်သွားအောင်လုပ်နိုင်တဲ့အကျိုးစီးပွားတွေဖြစ်လိမ့်မယ်။ဝန်တော်ဝန်ပိုးဆိုတဲ့တရားကိုပြစ်ချနိုင်ကြောင်းအကြောင်းထောက်ပံ့တွေဖြစ်လိမ့်မယ်။ဒါကြောင့်သင်္ချေသာသင်္ချေသမီးတို့တွေဟာဒီတရားတော်ကိုကောင်းမွန်ယုံကြည်စွာနာယူကြလို့ဒီလိုကျိုးစည်းဝါးတွေကိုမပြောတော်လေတဲ့ကျိုးတကယ်သူညွန်ပြနေတဲ့စကားပဲဖြစ်တယ်။ဒါကြောင့်ဒီနေ့တရားတော်ပြည့်တဲ့ဒီကူလေးပဲမြတ်စွာဘုရားရှင်ရဲ့သာတော်ဖြစ်တဲ့ရံပြူထားတဲ့ဦးစင်းတို့အနေနဲ့လည်းပဲမြတ်စွာဘုရားရှင်ရဲ့စကားတော်ကိုယူပြီးတော့တရားတော်ပြည့်တဲ့ကူလေးပဲဒီနေ့ဦးစင်းဟောကြားပေးမယ်ဝန်တော်ဝန်ပိုးတရားကိုကောင်းမွန်ယုံကြည်စွာနာကြားကြကုန်တော်လို့တိုက်တွန်းမြတ်တာရက်ခံပါတယ်နော်။မဖြစ်လို့လေဒီနေ့ဟောကြားမယ့်တရားခက်ခဲကောင်းခက်ခဲမယ်နည်းနည်းကောင်းနည်းနည်းမယ်။မြတ်စွာဘုရားရှင်ဘုရားဖြစ်တော်မူလာတာလွယ်လွယ်လေးဖြစ်တော်မူလာတာလား။လွယ်လွယ်လေးဖြစ်တော်မူလာတာလား။မဟုတ်ပါဘူးလောကကြီးမှာခက်ခဲပါလေဆိုတဲ့ပညာရပ်တွေရှိကြတယ်ဆရာဝန်ပညာရပ်တွေအင်ဂျင်နီယာပညာရပ်တွေဒီနေ့ခေတ်ဖြစ်စားတဲ့ကွန်ပျူတာပညာရပ်တွေစသည်ဖြင့်ရှိကြနေပေါ့ဒီပညာတွေခက်ခဲတယ်ဆိုတော့ညာလေးပဲဒီဘဝတစ်ခုအတိုင်းမှာပဲဒီပညာတွေကိုတတ်ကြောင်းအောင်သင်ယူလို့မရနိုင်ဘူးလားရနိုင်တယ်ဝိသေလိုမြတ်စွာဘုရားရှင်ဆရာလုံးတော်ဘွားကဒီပါရမီတွေဖြည့်ပြီးတော့ချီတက်ခဲ့တဲ့ပါရမီဖြည့်ခန်းဟာဘဝတစ်ခုနဲ့ပြည့်စုံခဲ့တာလားတရားဖြစ်တော်မူခဲ့တဲ့ကာလကိုကြည့်လိုက်ရင်အနည်းဆုံး၄သင်္ချေနဲ့ကဘာတစ်သိန်းမဖြတ်ကျော်ခဲ့ရဘူးလားအဲဒါမို့လောကမှာခက်ခဲပါလေဆိုတဲ့တရားတွေထဲမှာမြတ်စွာဘုရားရှင်ဆရာဖြစ်တော်မူဖို့ရန်အတွက်ကျိုးစားခဲ့ရတဲ့ခက်ခဲမှုကတော့ခက်ခဲဆုံးပဲလို့မပြောနိုင်ဘူးလားလောကမှာခက်ခဲပါတယ်ဆိုတဲ့တရားတွေကိုမြတ်စွာဘုရားရှင်ထိုးထွင်းကြည့်တော်မူခဲ့တဲ့တရားနဲ့နှိုင်းရှင်လိုက်ရင်တော့မခက်ခဲတော့ဘူးလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မို့ဦးစင်းတို့ခက်ခဲတဲ့တရားဟာခက်ခဲမှာအမှန်ပဲနည်းနည်းတဲ့တရားဟာလည်းနည်းနည်းမှာအမှန်ပဲနိဗ္ဗာန်ရောက်ဖို့ဆိုတဲ့တရားတန်တရာဝိသင်းရဲ့ဒုက္ခဆုံးပိုင်းခြားကိုပြုနိုင်ဖို့ဆိုတဲ့တရားဟာခက်ခဲမှာတော့အမှန်ပဲမဟုတ်ဘူးလားဟုတ်တယ်ဘုရားလည်းပဲလောကမှာမရှိတာကိုရှိအောင်မလုပ်ကြဘူးလားမရှိတာကိုရောသိအောင်မလုပ်ကြဘူးလားဟုတ်တယ်လောကရေးတွေလှုပ်ဆောင်ကြပြီးဆိုတဲ့အခါမှာမရှိတာကိုလည်းရှိအောင်လုပ်ကြတယ်မရတာကိုလည်းရအောင်လုပ်ကြတယ်ခက်ခဲတယ်ဆိုရင်ကောကြော်လွားလုံမြောက်အောင်မကြိုးစားဘူးလားဘာဖြစ်လို့ကြိုးစားသလဲကာမဂုဏ်အာယုံဖြစ်လို့မဟုတ်ဘူးလားဟုတ်တယ်နော်ကာမဂုဏ်အာယုံဖြစ်တဲ့အတွက်တဏှာနဲ့စခဲ့တဲ့လူသားတွေတဏှာကကာမဂုဏ်အာယုံစိုက်တော့ လောကကြီးဒီမှာခက်ခဲတွေရှိတော်များလေပဲဒီအာယုန်တွေကိုစိတ်နှစ်သက်တဲ့လောကသားတွေဒီအာယုန်ကိုမရရင်ပျော်ကြရဲ့လားမပျော်တဲ့အတွက်မရရအောင်တော့ချော်လွှမ်းလွန်မြောက်ပြီးတော့အခက်ခဲကိုမိမိတို့ရအောင်မကြိုးစားကြဘူးလားကြိုးစားတယ်ဒါပေမဲ့တရားကခက်ပြီးဆိုရင်တော့မနာကျင်တော့ဘူးမဟုတ်လားဟောအတန်တိတ်သွားပြီနော်တရားကခက်လာပြီဆိုရင်ဩခက်တယ်တော့ပါပြီမနာတော့ဘူးအင်ဂျင်နာပဲကောင်းပေမဲ့တူတယ်လို့မစဉ်းစားဘူးလားအေးစဉ်းစားတယ်အဲ့လိုစဉ်းစားရင်တော့ထိုက်တန်တဲ့ပုဂ္ဂိုလ်မိမိဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးမြတ်စွာဘုရားရှင်ရဲ့တရားတော်တွေကိုရှင်းပြလို့တရားလာလာကြတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မိမိတို့ဘက်ကနေပြီးတော့ရေရိုတည်တည်နဲ့နာယူကြမယ်ဆိုရင်တော့မိမိတို့အတွက်ထိုက်တန်တဲ့အကျိုးပြုပါလေခြင်းတည်ဧကဒီဘဝအတွက်သာမကတန်တရားခီးအတွက်သာကောင်းမွန်တဲ့အကျိုးရလာခြင်းတွေရသားမှာတိချပါတယ်နော်ဦးဇင်းဘက်ကလည်းပဲအကောင်းဆုံးဖြစ်အောင်တော့ကြိုးစားပြီးဟောပြမှာဖြစ်တယ်။ဘုရားနာပိဋကလည်းပဲဘယ်လိုနာရမလဲ။ကောင်းမွန်ယုတည်စွာနာယူကြ။ဟုတ်ပြီ။မြတ်စွာဘုရားဒီလိုဟောကြားတော်မူပြီးတဲ့နောက်ဆက်ပြီးတော့ပြီးတယ်။ကတမောသဗ္ဗေခဝေပါရောဝန္တုဝန္ပုဆိုတဲ့တရားဟာဘယ်တရားပါလဲ။ကျေစုပါရနေခန္ဓာသိသဝစနိယံငါသောသောဥပါဒာနေခန္ဓာကိုဝန်တုဝန်ပိုးလို့ပြောမည်ဆိုရင်ပြောနိုင်တယ်ကတနေတင်စတဲ့ငါသာနိဖူမူကရူပပါရနေခန္ဓာဝေဒနုပါရနေခန္ဓာသိညုပါရနေခန္ဓာသင်္ခါရုပါရနေခန္ဓာဝိညာဉ်ုပါရณะခန္တောဣဒံဝုသတိဘိက္ခဝေပါရောဘိက္ခဝေတဏျာတိကိုရှုလင်ရှိတာကုန်သောစစ်သားစစ်သမီးတို့ရူပပါရณะခန္တောယောဥပါဒာณะခန္ဓာ၎င်းဝေဒနုပါရณะခန္တောဝေဒနာဥပါဒာณะခန္ဓာ၎င်းသင်ညူပါဒာနဲ့ခန္ဓာသင်ညာဥပါဒာနဲ့ခန္ဓာ၎င်းသင်္ခာရုပါဒာနဲ့ခန္ဓာသင်္ခာရဥပါဒာနဲ့ခန္ဓာ၎င်းဝိညာဉ်ဥပါဒာနဲ့ခန္ဓာဝိညာဉ်ဥပါဒာနဲ့ခန္ဓာ၎င်းဤတိတို့ဤသာဤငါးပါးသောခန္ဓာပေါင်းတို့ကိုပါရောဇီဝံတို့ဝန်ပို့ခု၍ဝုသတိသုသေသုထိုက်သုအလာပေရောဤရလုဘဂဝါဘုံတော်ရှိတော်မူသောမြတ်စွာဘုရားသည်ဝောသာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါပေသည်ခန္ဓာငါးပါးလို့ပြောရင်တရားနာသိတဲ့အကျွမ်းဝင်မှုရှိပြီးသားလို့မပြောနိုင်ဘူးလားပြောနိုင်တယ်ဦးဇင်းတို့ဘဝရရှိခြင်းကိုဘာရရှိခြင်းလို့ပြောမလဲခန္ဓာငါးပါးရရှိခြင်းလို့ခေါ်မယ်ခန္ဓာငါးပါးထဲမှာရူပခန္ဓာလို့ခေါ်တဲ့ရုပ်ဥပါဒါနဲ့ခန္ဓာတစ်ပါးမပါဘူးလားပါရဲ့ဦးဇင်းတို့ဘဝရရှိခြင်းကိုခန္ဓာငါးပါးရရှိခြင်းလို့ပြောတယ်လို့ပဲတနည်းပြောရင်တော့ရုပ်နာမ်နှစ်ပါးရရှိခြင်းလို့လည်းမပြောနိုင်ဘူးလားမိမိတို့ခန္ဓာရရှိထားခြင်းဒီဟူသောအကြောင်းကြောင့်ဖြစ်ပေါ်လာတဲ့ဖြည့်စည်းပေးနေရတဲ့အကြောင်းတရားတွေရှိတယ်ဒီအကြောင်းတရားလေးတွေကိုဦးဇင်းမေကွန်းလေးမင်းကြီးနဲ့ကြားနာပြတတ်ကိုတရားဟောပြီးသွားမှာဖြစ်တယ်။ဒီတရားနာပိဋကတွေမိမိတို့ဘဝရရှိထားတော့ကောင်းကောင်းမစားခြင်းဘူးလားကောင်းကောင်းမနေခြင်းဘူးလားကောင်းကောင်းမဟုတ်ခြင်းဘူးလားကျန်းကျန်းလွန်လာကောမဖြစ်ခြင်းဘူးလားဖြစ်ခြင်းလေဘယ်သူဖြစ်ခြင်းသားလဲ ဘယ်သူဖြစ်တင်တာလဲငါဖြစ်တင်တာတဲ့အားရသွားရပဲဖြေသေးပါတယ်နော်ကျေးဇူးတင်ပါတယ်နော်တော့သူဘုန်းကြီးမကြားဘူးဘာဖြစ်လို့လဲရဟန္တာပြည့်စုံတဲ့ဘုန်းကြီးကခလန်းလန်းဖြစ်နေတယ်နော်အဲ့တော့နည်းနည်းအော်ပြေးမှရမယ်နော်အဲ့တော့အော်ပြေးတဲ့ပုဂ္ဂိုလ်ကတော့ကျေးဇူးရှင်ပဲနော်ဟုတ်ပြီငါစားနေလားတဲ့ငါကောင်းကောင်းဖို့ရှင်လားငါတန်းတန်းမမဖြစ်ရှင်လားငါကောင်းကောင်းနေတင်တာကဲဒီမှာပြည့်တတ်အားလုံးအရေးအတွက်အားဖြင့်ပြောရင်တော်တော်များတယ်လို့ပြောရမယ်နော်သဘောတူလားအားလုံးဒီဒီနေ့တရားနာပြည့်တတ်မှမဟုတ်ပါဘူးကမ္ဘာလုံးနေထိုင်ကြတဲ့လူသားတွေကိုဒီမေကွန်းပေးလိုက်ဒီအခြေပဲထွက်မှာမဟုတ်ဘူးလားဟုတ်တယ်ဒါဆိုရင်ဒီနေ့ညီညွတ်ရေးရကြတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဟုတ်ပြီဒါပေမဲ့ဒီလိုအသည့်ဒီမှန်ကန်တဲ့အသည့်မှားရင်းနေတဲ့အသည့်ဟုတ်တယ်မဟုတ်ဘူးဆိုတာကိုတော့သိဖို့မလိုဘူးလားလိုတယ်ဦးဇင်းတို့မြန်မာနိုင်ငံမှာဘုရားဘာသာထုံးကားတယ်ဘုရားဘာသာတိုင်းပြည်လို့ပြောနိုင်တော်ညာလေးပဲမှန်ကန်တဲ့ဘုဒ္ဓတွေအားနည်းနေကြစေပဲလို့ပြောမယ်ဆိုရင်ပြောနိုင်တယ်ဦးဇင်းတို့မှန်ကန်တဲ့ဘုဒ္ဓမရှိရင်မှန်ကန်တဲ့အတွေးခေါ်ဆိုတာဖြစ်နိုင်ပါမလားမှန်ကန်တဲ့အတွေးခေါ်မရှိဘူးဆိုရင်မှန်ကန်တဲ့အလုပ်ဆိုတာကောဖြစ်နိုင်ပါမလားဖြစ်နိုင်ဘူးဒါကြောင့်မို့မှန်ကန်တဲ့အလုပ်ဆိုတာမှန်ကန်တဲ့အတွေးပေါ်မှာမှီပြီးဖြစ်ပေါ်လာရတယ်မှန်ကန်တဲ့အတွေးဆိုတာမှန်ကန်တဲ့ဘုဒ္ဓရှိခြင်းပေါ်မှာမှီပြီးတော့ဖြစ်ပေါ်လာရတဲ့အတွက်ကြောင့်မင်္ဂလာနဲ့ဘုဒ္ဓရှိဖို့အရေးမကြီးဘူးလားကြီးတယ်ကောင်းကောင်းစားခြင်းလေကောင်းကောင်းနေခြင်းလေကောင်းကောင်းဝတ်ခြင်းလေတန်းတန်းလာလာဖြစ်ခြင်းလေဘယ်သူရဲ့လိုအပ်ချက်လို့ပြောမလဲဒီငါရဲ့လိုအပ်ချက်တဲ့သဘောတူလားဒီတစ်ချက်လေညညွရေးရပြန်ပြီနော်ကောင်းကောင်းစားခြင်းတဲ့ရုပ်ခန္ဓာကြီးကလိုအပ်တယ်မဟုတ်ဘူးလားငါလိုအပ်တာလားရုပ်ခန္ဓာကြီးရဲ့လိုအပ်တယ်ကောင်းကောင်းနေခြင်းတဲ့ရုပ်ခန္ဓာကြီးရဲ့လိုအပ်တယ်မဟုတ်ဘူးလားကောင်းကောင်းစားခြင်းတဲ့တန်တန်မမဖြစ်ခြင်းတဲ့ဘယ်သူလိုအပ်တယ်လဲရူပခန္ဓာရဲ့လိုအပ်ချက်ရုပ်ခန္ဓာရဲ့လိုအပ်ချက်ဒါဆိုရင်ငါရဲ့လိုအပ်ချက်ငါရဲ့တောင်းဆိုမှုဒီလိုမျိုးပြောရင်မှားသလားမှန်သလားမှန်နေပြီဟုတ်တယ်နော်ရုပ်ရဲ့လိုအပ်ချက်ရုပ်ရဲ့ရုပ်ခန္ဓာကြီးရဲ့တောင်းဆိုချက်သာဖြစ်တယ်ဒါဆိုလို့ရှိရင်ဒီနေ့မိမိတို့ရုပ်ခန္ဓာကြီးရဲ့လိုအပ်ချက်ဖြစ်တဲ့ကောင်းကောင်းစားခြင်းတဲ့ရတာရတာယုံတစ်ခုခုမိမိတို့စားရောက်ပြီးတော့စားသုံးလိုက်ကြပြီဒီလိုစားသုံးခြင်းဆိုတာကမိမိတို့ရဲ့လိုအပ်ချက်လို့လောကရှိတဲ့လူများကဒီလိုနားလည်ထားတယ်ဒီနေ့လောကလူသားတွေဟာဘာအတွက်အလုနားနေကြသလဲလို့မေးလို့ရှိရင်ကောင်းကောင်းစားရဖို့ကောင်းကောင်းနေရဖို့ကောင်းကောင်းဝတ်ရဖို့စမ်းစမ်းမှာဖြစ်ဖို့ညာများနေကြတာမဟုတ်ဘူးလားဟုတ်တယ်ဒီနေ့တရားနာပြည့်သက်ခြင်းမှာယောဂရာဖရသူပြောတဲ့ပုဂ္ဂိုလ်တွေပါမှာပဲလို့ဦးစင်းတော့နားလည်မိတယ်ဟုတ်တယ်နော်ဟုတ်တယ်ယောဂရာဖရသူပြောနေတဲ့ပုဂ္ဂိုလ်ကမိမိရဲ့ယောဂဗျာသည်သူပြောနေခြင်းဘဝကိုအလိုရှိကြမှာမဟုတ်ဘူးချမ်းချမ်းသာသာဖြစ်ချင်ပါပဲသို့တော်များလည်းပဲမိမိတို့ငယ်စဉ်တောင်ကျင်းဘဝကလေးကနေပြီးတော့ဝိဉ္စိုက်ပြီးတော့လာခဲ့ကြတဲ့ဒီခန္ဓာအင်းကြီးမိမိတို့ကိုငဲ့ကြွက်ရလားမငဲ့ကြွက်ဘူးမိမိတို့ ဘယ်လိုပဲဆောက်ရှောက်နေတော်냐လဲပဲဒီခန္ဓာကြီးကထုတ်ပြန်တဲ့သဘာဝအတိုင်းပဲထုတ်ပြန်တာပဲမဟုတ်ဘူးလားထုတ်ပြန်တယ်မထုတ်ဘူးအားလုံးဒန်းစံမှမှဖြစ်စဉ်တော်လဲပဲစံပါခြင်းဆိုတဲ့အခွင့်ကိုရတဲ့သူသိနေကြတယ်ဟုတ်ပြီဒီနေ့ရုပ်ခန္ဓာကြီးရဲ့သုံးဆူမှုရုပ်ခန္ဓာကြီးရဲ့လူအပ်ချက်လို့ခေါ်တဲ့ကောင်းကောင်းစားခြင်းနဲ့ကောင်းကောင်းနေခြင်းနဲ့စံစံမှမှနေခြင်းနဲ့စံစံမှမှဖြစ်ခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့ဆိုတဲ့ဒီအရာတွေညံ့များနေတဲ့လောကသားပြီမိမိတို့နေခြင်းနဲ့အင်ကြီးအင်ကောင်းတစ်ခုကိုစောက်လို့ပြီးတဲ့နောက်ဒီလိုအင်မျိုးမှနေလို့ကြာလာတဲ့အခါမှာဒီမှာနေရတာလေပဲတိတ်တော့အမရမဖြစ်လာဘူးလားဖြစ်လာတယ်နောက်အိမ်တစ်မျိုးထပ်ပြီးတော့တောင်းဆိုတဲ့သဘာဝလေးတွေအမြဲတမ်းကြုံနေကြရတယ်ဟုတ်ပြီဒီထဲမှာဦးဇင်းတို့ဘဝရရှိခြင်းနဲ့အတူအကြီးဆုံးသောဒုက္ခတစ်မျိုးအလုံးရထားကြတယ်အဟာရဒုက္ခလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလားပြောနိုင်တယ်ကဲမိမိတို့ဘဝရရှိခြင်းကြောင့်ဝန်ကောင်းကိုရထားကြတယ်။ဒီဝန်ကောင်းကိုအကြောင်းပြုပြီးတော့မိမိတို့မှာအစာအာဟာရတွေကိုကျေးမွေးခြင်းဆိုတဲ့အမှုတွေကိုပြုပြင်ပေးနေကြတယ်၊ကျေပီးပေးနေကြတယ်။ဟုတ်ပြီ။မိမိတို့အင်္ဂတန်နှစ်သက်တဲ့သာသာယုံတစ်ခုကိုမိမိတို့သုံးဆောင်ခံစားခြင်းရဖို့ရန်အတွက်ဒီအင်္ဂတန်ကောင်းတဲ့သာသာယုံရှိတဲ့နေရာကိုမိမိတို့တားရောက်ပြီးတော့စံသုံးပြီးဝဲလိုက်ကြပြီ။ဒီလိုမျိုးရတ္တယုံကိုခံစားနေတဲ့အချိန်အင်မတန်ကောင်းတဲ့ဒီရတ္တယုံကိုအကြောင်းပြုပြီးတော့ဒီရတ္တယုံအပေါ်မှာဖြစ်ပေါ်နေတဲ့ခံစားမှုဝေဒနာတရားတွေမဖြစ်လာဘူးလားဖြစ်လာတယ်ဒီရတ္တယုံနဲ့ဒီခံစားမှုဝေဒနာကိုအမှတ်ရနေတဲ့ပညာကောမရှိဘူးလားရှိတယ်ဒါဆိုရင်အင်မတန်ကောင်းပေါ်တဲ့ရတ္တယုံကိုခံစားနေတာဝေဒနာကခံစားတာလားမိမိကခံစားတာလားဝေဒနာကခံစားတာဒါဆိုရင်ဒီရတ္တယုံနဲ့ဒီဝေဒနာကိုအမှတ်ရနေတာကမိမိကအမှတ်ရနေတာလားပညာကအမှတ်ရတာလားပညာကအမှတ်ရနေတယ်ဒီအာယုံကိုသိနေတဲ့အသိစိတ်ကောမရှိဘူးလားရှိနေတယ်ဒီမတန်ကောင်းတဲ့ရတ္တယုံကိုအမှတ်ရနေတဲ့ပညာဒီအလုံးကောင်းတဲ့ရတ္တယုံကိုခံစားခဲ့မှုတဲ့အတွက်ဖြစ်ပေါ်ခဲ့မှုတဲ့ဝေဒနာတရားတွေကနောက်တစ်ဖန်ပြန်ပြီးတော့မဖြစ်ဆုံးဘူးလားဖြစ်ဆုံးတယ်တင်ညာကဖြစ်ဆုံးတယ်သိကောင်းတယ်ကွာဒီရတ္တယုံလေးငါ့ကိုချက်ပြီးတော့ကျေးဇူးပါဝေဒနာကလည်းဖြစ်ဆုံးတယ်နှိတ်ကောင်းတယ်ဒီရတ္တယုံလေးကိုငါချက်ပြီးတော့ခံစားကြတယ်အတိတ်တွေကလည်းသိနေတယ်ဒီအာယုလေးငါသိတယ်ကွာဒီလိုသင်ညာတွေဝေဒနာတွေအသိစိတ်ဝိညာဉ်တွေကကြံလေဖြစ်တော်တဲ့အတွက်ဒီအာယုကိုနောက်ထပ်တစ်ဖန်ကြံလေပြီးခံစားခွင့်ရဖို့ရန်အတွက်မိမိတို့တလှုပ်လှုပ်နဲ့အဲ့ဒီရှိတဲ့နေရာကိုရောက်အောင်မသွားရဘူးလားသွားရတယ်အချိန်မောင်းညောင်များစွာသွားခဲ့ရပြီမဟုတ်လားကဲအခုအမှန်တရားဆိုတာပုဂ္ဂိုလ်တ attva တို့မှစိတ်သုံးနေတယ်အခုတရားနာပြည့်တတ်ပြီမိမိတို့ညာကြခွင့်ညာသွားတယ်ရူပခန္ဓာရဲ့လူအပ်ချက်ကိုဖြည့်ဆည်းပေးခြင်းဒီခုသောအကြောင်းကြောင့်ဝေဒနာကခံစားတယ်ဒီရူပခန္ဓာရဲ့လူအပ်ချက်ကိုဖြည့်ဆည်းခြင်းကြောင့်ဖြစ်ပေါ်လာတဲ့ရတ္တယုံနဲ့ဒီရတ္တယုံပေါ်မှာခံစားနေတဲ့ဝေဒနာကိုအမှတ်ရနေတဲ့စင်ညာကလည်းမှတ်သားထားတယ်ဒီအာယုနဲ့ဒီဝေဒနာကိုသိနေတဲ့အသိစိတ်ကလည်းရှိနေတယ်။ဒီအာယုကိုနောက်ထပ်တစ်ဖန်ဆက်ပြီးခံစားခွင့်ရနိုင်၏အတွက်ဆက်ပြီးတော့ရူပခန္ဓာကမတုံးစုံပြန်ဘူးလား။တုံးစုံတယ်။ကဲပုဂ္ဂိုလ်တ attva တွေ့သေးလား။ဒါဆိုရင်မိမိတို့ဒီခန္ဓာ၅ပါးရဲ့ခိုင်းစီမှုကိုခံရတဲ့ပုဂ္ဂိုလ်တို့ပြောမယ်ဆိုရင်ပြောထိုက်မပြောထိုက်ပြောထိုက်တယ်မိမိတို့အားလုံးဟာခန္ဓာ၅ပါးရဲ့ကျုံပြည့်မှုကိုခံရတဲ့ပုဂ္ဂိုလ်တွေကြီးသာဖြစ်ကြတယ်မ မိမိတို့လိုချင်တာကိုရအောင်ရှာလို့ရပြီဆိုတဲ့အခါမှာဘာပြောလဲ I'm the master of my life လို့မပြောဘူးလားငါဟာငါဘဝရဲ့အရှင်သခင်ဒီလိုမပြောကြဘူးလားအရှင်သခင်ဖြစ်တာလားကျွန်ဖြစ်တာလားကျွန်ဖြစ်တာပါခန္ဓာ၅ပါးဆိုင်တည်းမြတ်လုံနေကြတဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီခန္ဓာ၅ပါးရဲ့ကျွန်ပြုမှုဘယ်တော့များလွတ်ကြမလဲဘယ်တော့လွတ်မလဲဘုန်းကြီးမကြောက်ဖြစ်နေတယ်နော်ခန္ဓာဝန်ချမ်းသာလွတ်မှာပါဗျာအေးဒကာမကြီးကတော့အမှန်သိနေတဲ့အတွက်ဝမ်းသာပါတယ်နော်ဘုရားတော်တရားနာပြည့်သက်ရန်ကုန်ကတရားနာပြည့်သက်တစ်ဖွဲ့ကိုဦးဇင်းဒီမေခွန်လေးမေးခဲ့ဘူးတယ်ကန္နာ၅ပါးရဲ့ကျွန်ပြုမှုဘယ်တော့လွတ်မလဲဒကာမကြီးတယောက်អော်ပြီးခြေလိုက်တယ်တင်းရင်လွတ်မယ်ဗျာတေးရင်လွတ်ပါမလားမလွတ်ဘူးတေးတဲ့အခါတေးသွားဆုံးညာလည်းပဲနောက်ဘဝတစ်ခုမရှိနိုင်ဘူးလားရှိနေတယ်ဒါကြောင့်မို့ဘဝတစ်ခုအဆုံးသတ်သွားခြင်းဟာခန္ဓာရဲ့အခြေရှင်ဘဝကလွတ်မြောက်ဖို့မဟုတ်ဘူးနောက်ခန္ဓာတစ်ခုကိုဆက်ပြီးဆန်းဆောင်ဖို့အတွက်သာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့တရားနာပြည့်တတ်တွင်ဒီခန္ဓာကြီးကိုမိမိတို့ဆန်းထားရတာအလွတ်အလွန်လေလာပါလေမိမိတို့တောင်းဝန်မျိုးမျိုးထမ်းဆောင်နေကြတယ်ဂုံကြီးတောင်းဝန်ကိုထမ်းဆောင်နေတဲ့ဂုံကြီးဝန်တန်းတွေရှိတယ်အစိုးရတောင်းဝန်ကိုထမ်းဆောင်နေတဲ့အစိုးရဝန်တန်းတွေရှိတယ်အချိန်ကာလတစ်ခုရောက်တဲ့အခါမှာဒီတောင်းဝန်တွေကိုပြစ်ဆန်ပိုင်ခွင့်တက်တာပိုင်ခွင့်ချမ်းသာပိုင်ခွင့်ဆိုတာကိုအမိရယူလို့မရနိုင်ဘူးလားရနိုင်တော့ညာလေလေမိမိတို့ဒီနေ့ဆန်းဆောင်ထားတဲ့ခန္ဓာ၅ပါးရဲ့ဘုံတုတ်ကြီးကိုပြစ်ချခွင့်ဆိုတာကရဖို့လွယ်သားရဲ့လားမလွယ်ဘူးလွယ်ဘူးဒါကြောင့်မို့ဒီခန္ဓာ၅ပါးဟာဘုံတုတ်ဘုံဖိုးလို့ပြောတာပြောထိုက်လို့ပြောထိုက်ပြောထိုက်တယ်ဘုံတုတ်ဘုံဖိုးလို့ပြောနိုင်လောက်တဲ့အထီးကိုဖြစ်လို့လားဒီလိုမေးမယ်ဆိုရင်တော့ဘုံတုတ်ဘုံဖိုးဘုံတို့ဝန်ဘိုးလို့ပြောနေလို့တဲ့အထိလေးလံတဲ့ဝန်ကြီးတွေဖြစ်နေလို့ပဲဒီနေ့တလောကလုံးရှိတဲ့လူသားတွေဝိညာဉ်နဲ့ဒီချင်းဈာကာလမှာအလုံများနေကြတာဒီတောင်းတတဲ့လေးခုဒုက္ခနာကြီးရဲ့လူအပ်ချက်လေးခုတော့ပဲမဟုတ်ဘူးလားကောင်းကောင်းဆရာဘုမောင်းကနေမိုးချုပ်ညာညာနေကြတယ်ကောင်းကောင်းပေါ်ရဘုမောင်းကနေမိုးချုပ်ညာညာနေကြတယ်ဝိဉာဉ်နဲ့ဒီချင်းဆိုတဲ့ဈာကာလအဲမှာညာညာနေကြတယ်အင်းကြီးအင်းကောင်းနဲ့ငါ့ကိုနေခွင့်ပေးစမ်းပါငါ့ကိုဆောက်လုပ်ပေးစမ်းပါလို့ရုပ်ခန္ဓာကြီးရဲ့လိုအပ်ချက်ကိုရုပ်ခန္ဓာကြီးကတောင်းဆိုနေတဲ့အတွက်ဝိဉာဉ်နဲ့ဒီချင်းဈာကာလအဲမှာအလုံးညာညာနေကြတယ်စိတ်တဏ္ဍာဖြစ်တဲ့အတွက်ဘဝတစ်ချောင်းလုံးပြုဆိုင်ပြီးလာခဲ့တဲ့မိမိတို့တွေပြုဆိုင်လာတော့ညာလေးပဲဖောက်ပြန်တတ်တဲ့ယုတ်ကဖောက်ပြန်လာဖြစ်တဲ့အတွက်ဖောက်ပြန်ခြင်းဆိုတဲ့တရားနဲ့ပဲမိမိတို့အမြဲတမ်းရင်ဆိုင်ပြီးနေခဲ့ကြရတယ်ပဲဖြစ်နေခဲ့ကြရတာပဲဖြစ်တယ်။ဒါကြောင့်မို့မိမိတို့အနေနဲ့ဒီနေ့ဒီခန္ဓာဝန်ကြီးကိုထမ်းထားရတဲ့ဘဝဒီဝန်တော်ဝန်ပိုးကြီးကိုထမ်းထားရတဲ့ပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးလေမြတ်စွာဘုရားရှင်ကဘာရဆိုတဲ့ဝန်တော်ဝန်ပိုးကိုဟောပြီးတဲ့နောက်မှာစတိတော်တရားကိုဟောပြီးတယ်ကတမောသဗိခွေဘာရဟာရောဝန်တော်ဝန်ပိုးကိုထမ်းဆောင်တဲ့သူဆိုတာဘယ်သူလဲပုဂ္ဂလောဒိတာဝစနိယပုဂ္ဂိုလ်လို့ပြောမယ်ဆိုရင်ပြောနိုင်တယ်ဒီခန္ဓာကြီးကိုထမ်းထားတဲ့ပုဂ္ဂိုလ်ကြီးဒီခန္ဓာကြီးကိုရရှိထားတဲ့ပုဂ္ဂိုလ်ကြီးကိုဝန်တုဝန်ပိုးကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်ကြီးလို့ခေါ်ပါတယ်ဒီနေ့တရားနာပြည့်တဲ့အားလုံးကိုဝန်တုဝန်ပိုးကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်ကြီးလို့ခေါ်တယ် ပြတရားနာပြတ်သက်တွေဒီခန္ဓာကိုယ်ကြီးကိုထမ်းထားရတဲ့မိမိတို့တွေမှာဒီခန္ဓာကိုယ်ရရှိခြင်းသည်ဟူသောအကြောင်းကြောင့်ဒီခန္ဓာနဲ့ပတ်သက်နေတဲ့ကိစ္စရများစွာကိုမိမိတို့ဖြေရှင်းပြီးနေကြရအောင်နော်ဖြေရှင်းပြီးနေကြရတယ်ဦးဇင်းတို့ခန္ဓာယရှိခြင်းသည်ဟူသောအကြောင်းကြောင့်မိမိတို့ဘဝမှာလုံဆောင်ပွဲရာတွေများစွာဖြစ်ပေါ်ပြီးလာတယ်အဲ့ဒီအဲမှာဦးဇင်းတို့ဘဝတစ်ခုရရှိထားတဲ့ပုဂ္ဂိုလ်တိုင်းမှာမိမိတို့ညှော်လန်းညှော်မှန်းထားတဲ့ပန်းတိုင်ဆိုတာမရှိဘူးလားရှိတယ်လုံခြင်းနဲ့ပန်းတိုင်ဆိုတာရှိတယ်ဒီခန္ဓာ၅ပါးဟာလုံခြင်းနဲ့ပန်းတိုင်ကိုဆက်နှက်ပေးနေတယ်ခန္ဓာ၅ပါးချင်းမှာဘယ်တရားတွေကပန်းတိုင်ကိုချမှတ်ပေးပြီးတော့ဘယ်တရားတွေကလမ်းစဉ်ကိုချမှတ်ပေးတယ်လဲလို့ကျမ်းစာပြတတ်ကိုမြင်ရင်ဘယ်လိုဖြေကြမလဲဦးဇင်းတို့ခန္ဓာ၅ပါးထဲမှာရုပ်ခန္ဓာကြီးကလည်းပန်းတိုင်အတီးတီးကိုမချသေးဘူးလားသူ့ရဲ့လိုအပ်ချက်တွေကိုပြောပြီးတော့ပန်းတိုင်တွေကိုမချမှတ်ပေးဘူးလားဝိနည်းခန္ဓာကလည်းပဲသူခံစားခဲ့မှုတဲ့တရားတွေကိုထပ်မံပြီးပြန်လည်ခံစားခွင့်ရဖို့ရန်အတွက်ပန်းတိုင်တွေကိုညှဆာမချမှတ်သေးနေဘူးလားမိမိတို့မှတ်သားထားတဲ့ပညာဒီပညာတရားကလည်းပဲမိမိတို့မှတ်မိနေတဲ့အာယုံထိုးထိုးကိုပြန်လည်ခံစားခွင့်ရဖို့ရန်အတွက်ပန်းတိုင်အမျိုးမျိုးကိုမချမှတ်သေးနေဘူးလားဝိညာဉ်နဲ့ခန္ဓာလို့ခေါ်တဲ့အသိစိတ်ဆိုတဲ့အသိစိတ်တရားကလည်းပဲမိမိသိထားတဲ့အာယုတွေကိုပြန်လည်ပြီးတော့သုံးဆောင်ခံစားနိုင်လို့ရန်အတွက်ပန်းတိုင်တွေကိုမချမှတ်ပေးနိုင်ဘူးလားချမှတ်ပေးနေတယ်အင်္ခါရတရားဆိုတာဘာကိုပြောတာလဲဉာဏ်ချင်းကိုပြောတာပဲနော်ဒါဆိုခန္ဓာ၅ပါးမှာပန်းတိုင်နဲ့လမ်းစဉ်တွေကိုမချမှတ်သေးဘူးလားချမှတ်ပေးနေတယ်လောကကြီးမှာလမ်းစဉ်နဲ့ပန်းတိုင်ဘယ်ဟာပိုပြီးအရေးကြီးတယ်လဲပန်းတိုင်ကအရေးကြီးတယ်လို့ဖြေတဲ့ပုဂ္ဂိုလ်ကလည်းဖြေနေတယ်လမ်းစဉ်အရေးကြီးတယ်လို့ဖြေတဲ့ပုဂ္ဂိုလ်ကလည်းဖြေနေတယ်ကဲဘယ်ဟာကဘူအရေးကြီးတယ်လို့ယူရမလဲလမ်းစဉ်ကအရေးကြီးပါလေဦးဇင်းတို့လမ်းစဉ်နာမပန်းတိုင်နာလိမ့်မယ်ဘယ်လိုပဲရှောက်ရှောက်မိမိရောက်လို့တဲ့နေရာကိုရောက်အောင်သွားမယ်ဆိုတဲ့ပုံကိုယ်ဒီလောကကြီးမှာအများကြီးရှိတယ်နော်ဦးဇင်းတို့အဲ့ဒီလိုပုံကိုယ်ဒီထဲမှာဦးဇင်းတို့ဘုရားဟောတဲ့မှာသင်ရှားတဲ့ပုံကိုယ်တယောက်ရှိခဲ့ဘူးလေဦးဇင်းတို့စုံသာဆိုတဲ့ပုဂ္ဂိုလ်တယောက်ရှိခဲ့ဘူးတယ်စုံသာဟာဝတ်တွေကိုခေါ်ပြီးတော့အသက်မွေးဝမ်းကြောင်းကြည့်လို့တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်မိမိရဲ့အိမ်နောက်ဖေးမှာဝတ်တွေကိုခြံပြုတ်ပြီးတော့ခြံနဲ့ဝတ်တွေကိုမွေးထားတယ်ဒီဝတ်တွေကိုသူဟာဝယ်ယူပြီးတော့ဝင်ယူထားတယ်ဆိုတာမှန်တော်များလေးပဲဝတ်ဒီကငွေနဲ့ဝယ်ယူခဲ့တာတော့မဟုတ်ဘူးစပားနဲ့လဲပြီးတော့ဝယ်ယူခဲ့တာပဲဖြစ်တယ်ဒီလိုလဲလဲနဲ့နေရာမှာလည်းပဲတန်ရာတန်ကြီးပြီးပြီးတော့လဲလဲချင်းမျိုးတော့မဟုတ်ဘူးဈေးနှိမ်ပြီးတော့လဲလဲတဲ့ပုံစံမျိုးတော့ဖြစ်တယ်ဆိုတော့ဝတ်ကုံတဲ့လောကမှာတော့ကျန်းကျင်တဲ့ဝေကုံတဲ့လို့ပြောမယ်ဆိုရင်ပြောနိုင်တဲ့ပုဂ္ဂိုလ်ပဲဤဆုံးသာသဘာပေါ်ချိန်မှာသဘာတွေကိုညာစွာစုဆောင်းပြီးထားတယ်သဘာတွေရှားလာပြီဆိုတဲ့အချိန်မှာဝေမျိုးမျိုးရဲ့သမားတွေခြံကိုချီးကပ်ပြီးတော့သဘာနဲ့ဝေကုံဝေပေါက်စာကလေးတွေကိုလဲလှယ်တယ်ဆုံးသာဟာဝေပေါ့စာကလေးတွေကိုသဘာနဲ့လဲလေတယ်ဆိုတဲ့နေရာမှာတန်ရာတန်ကြီးနဲ့လဲလေတာတော့မဟုတ်ဘူး။စ ဆုံးနာဟာဝက်မွေးမျိုးသမားတွေရဲ့အချင်းတွေကိုကောင်းစွာသိတဲ့ပုဂ္ဂိုလ်ပဲမရောက်ရင်မဖြစ်တော့တဲ့အချင်းတွေမျိုးရောက်တဲ့အချိန်မှာမှဈေးနှိမ်ပြီးတော့စဘာနဲ့ပြေးပြီးဝေးခဲ့တာပဲဒီလိုစဘာနဲ့လဲလဲပြီးဈေးနှိမ်ပြီးဝေးခဲ့တဲ့အခါမှာရှင်သားကမိမိကဒီဝဲမွေးမူရေးသမားတွေရဲ့အခက်အခဲဖြစ်နေတဲ့အချိန်မှာသွားပြီးတော့လဲလဲဝဲယူပေးခဲ့တဲ့အတွက်မိမိကဘင်းလင်းသူတို့အတွက်တကယ့်အကျိုးဆောင်လိုက်တဲ့ပုဂ္ဂိုလ်ကြီးအဖြစ်နဲ့မိမိကိုယ်ကိုဂုဏ်ယူပြီးတော့ပြောနေသေးတယ်မိမိကိုယ်ကိုမိမိတကယ့်ကရုဏာရှင်ကြီးအဖြစ်နဲ့ကိုဝဲမွေးမူရေးသမားတွေမှာထင်ရှားအောင်ပြုသေးတယ်တခါဝဲမွေးမြူရေးသမားတွေကလည်းကျေးဇူးတော်မှာတင်လိုက်ကြသည်စုံသားရဲ့လုပ်ငန်းရဲ့အကြည့်ဝဲကုံတယ်လောကမှာတော့ကျွမ်းကျင်တဲ့ကုံတယ်လို့မပြောနိုင်ဘူးလားမပြောနိုင်တယ်တို့တော်လေသူ့ရဲ့လမ်းစဉ်မှန်ရဲ့လားမမှန်ဘူးတခါစုံသားရဲ့လမ်းစဉ်ကိုဆက်ကြည့်ဝဲတွေကိုပေါ့ဆအကျွဲကနေပြီးတော့ဝဲချံထဲမှာမွေးမြူထားတယ်။ကောင်းမွန်တဲ့စားတော့တွေကိုကျွေးထားတယ်။မှန်ကန်တဲ့စေတနာနဲ့ကျွေးတာလား။ဟုတ်ဘူး။အသားတိုးဖို့အရွယ်ကြီးလို့သတ်ချိန်တန်ရင်သတ်ပြီးတော့ရောင်ပြီးစံမွေးဝမ်းကြောင်ကြည့်ဖို့ဒီလိုနဲ့ဝဲတွေအသားတိုးလို့အရွယ်ရောက်လာပြီ။စုံသားရဲ့ဝက်သက်ပုံနားထောင်ကြည့်ဝတ်တွေကိုချီတိုင်းမှာခိုင်ခိုင်ခန့်ခန့်လှုပ်လို့မရအောင်ချီထားတယ်။အမြဲတမ်းချီရဲ့ရှင်းပုတ်ကြီးတစ်ခုနဲ့ခန္ဓာကိုယ်အနှံ့အားရသားရဆွဲပြီးတော့ကိုရိုက်တယ်။ဝတ်ရဲ့အသားတွေရောင်ကိုင်းပြီးအသားတိုးလာစေခြင်းနဲ့ဆိုတဲ့ရည်ရွယ်ချက်အားနေတယ်။ဒီချိန်မှာဝတ်တွေဘလောက်ထိပြန်လန်းဆင်းရဲနေကြမလဲ။မကြားဘောမနာသာမြင်ဖို့ရန်အတွက်ဘလို့မှမသိကြော်တဲ့မြင်ခွင့်ပဲကြားဖို့ရန်အတွက်ဘလို့မှမသိကြော်တဲ့အာယုံတွေပဲလို့ပြောမယ်ဆိုမပြောနိုင်ဘူးလားပြောနိုင်တယ်ဘလို့ရိုက်နေလို့ကြီးစွာသင်္ဘန်းဆင်းရဲပြီးတော့ဝေဒနာကိုခံစားနေရတဲ့ဒီဝက်တွေရဲ့ပါးစပ်ကိုဒုတ်နဲ့ထောက်လိုက်တယ်ထောက်လိုက်ပြီးတဲ့နောက်မှာစိုက်စိုက်ဆူနေတဲ့ရင်တွေတွေကိုအဲ့ဒီပါးစပ်ကနေလောင်းပြီးတော့ထည့်တယ်ဝိရခန္ဓာကိုယ်တည်းမှာရှိတဲ့အညစ်အကြေးတွေပျော်ပြီးတော့ဆင်းသွားစီဘူးထပ်ခါထပ်ခါဒီတက်တိုက်ဖြူနေတဲ့ရင်းသေးတွေကိုဒေအဖြစ်ဆိုင်အောင်ကိုသူထည့်တယ်ဝိရခန္ဓာကိုယ်ရင်းကဆင်းသက်လာတဲ့ရည်ရည်ကြီးသွားတဲ့အထိကိုတက်တိုက်ဖြူနေတဲ့ရင်းသေးတွေကိုလောင်းပြီးထည့်တယ်ဒါဆိုလို့ရှိရင်ကြည့်လိုက်အင်မတန်ရက်ဆက်ကြမ်းကြုတ်တဲ့လမ်းစဉ်ပဲလို့မပြောနိုင်ဘူးလားပြောနေတယ်လောကကြီးမှာဘဝမှာအပိုင်း၃ပိုင်းရှိတယ်တာယာဘွေအပိုင်းရဲ့မတာယာဘွေအပိုင်းရဲ့လွတ်မြောက်ရာအပိုင်းရဲ့ဆိုပြီးတော့အပိုင်း၃ပိုင်းရှိတယ်ဒီအပိုင်း၃ပိုင်းကိုရှုတော့နှစ်ခုကနေကြည်တာအတ္တရှုတော့နဲ့အနတ္တရှုတော့ဆိုပြီးတော့ခေါ်တယ်အတ္တရှုတော့ဆိုတာကအင်မတန်အတ္တကြီးတဲ့ပုဂ္ဂိုလ်ရဲ့ရှုတော့ကိုပြောတာအတ္တရှုတော့နဲ့ဘဝကိုရပ်တည်တဲ့ပုဂ္ဂိုလ်တွေကအသာဆန်ဖို့သာအမြဲတမ်းစဉ်းစားတယ်။အနတ္တရှုတော့ကနေပြီးတော့ကြည့်တဲ့ပုဂ္ဂိုလ်တွေကဘဝကိုအနာခံဖို့ပဲစဉ်းစားတယ်။ဒီဆုံးသဘယ်လိုရှုတော့ကလောကကြီးကိုရပ်တည်နေတဲ့ပုဂ္ဂိုလ်လဲ။အတ္တရှုတော့ကနေပြီးတော့ဘဝကိုရပ်တည်နေတဲ့ပုဂ္ဂိုလ်အသာဆန်ဖို့အတွက်ကိုပဲမိမိဘဝကိုရပ်တည်နေတဲ့ပုဂ္ဂိုလ်ဒီလိုအတ္တရှိတော့ကနေပြီးတော့ကာယဘွယ်ကိုရှာဖွေတဲ့အခါမတရားဘွယ်တွေကိုရင်ဆိုင်တဲ့အခါကျော်လွှားတဲ့အခါထမြောက်ရာလမ်းကိုရှာတဲ့အခါမှာတဏီတလန်းနဲ့လုတ်တယ်ခုဒီမှာကြည့်သုံးနာဒီဝတ်တွေကိုအင်မတန်ရက်ဆက်တဲ့တပ်ဖြတ်နီးနဲ့တပ်ဖြတ်နေဒီခါမှာဝတ်တရားအနတန်ချေလောင်တဲ့အသံနေနဲ့အော်ဖြစ်ပြီးတော့ဝေနာပြင်းထန်စွာဖြစ်ပေါ်နေပြီ။သုံးနာဟာမိမိရဲ့ကြီးပွားချမ်းသာရေးဆိုတဲ့ တာယာဝေကိုရှာနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးလားဟုတ်တယ်ဒီတာယာဝေကိုရရှိဖို့ရန်အတွက်အတ္တရှိတော့ကနေရှာနေတော့ဝိဇ္ဇရဲ့ဒီအွန်ဖြစ်နေတဲ့အတန်ကိုကြားတဲ့အခါမှာဒါမတာယာဝေပဲမဟုတ်ဘူးလားဒီမတာယာဝေကနေဆက်မြောက်သွားဖို့ရန်အတွက်ဒီဝတ်တွေကိုအဆုံးကမ်းတိုင်အောင်မလုပ်လိုက်ဘူးလားအဲ့ဒါအတ္တရှိတော့ကနေရည်တည်တဲ့ပုဂ္ဂိုလ်ရဲ့လမ်းစဉ်ပဲဒါဆိုရင်အဲ့လိုမျိုးလောကကြီးမှာငါအကျိုးစီးပွားအတွက်အလွတ်လွတ်နေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲမဟုတ်ဘူးလားဟုတ်တယ်ဒီလိုပုဂ္ဂိုလ်ကြီးရဲ့လမ်းစဉ်တွေကမမရွေးနေဘူးလားဒီလိုပုဂ္ဂိုလ်ကြီးရဲ့လမ်းစဉ်တွေပါတဲ့အတွက်ရရှိလာတဲ့ပန်းတိုင်ကကောင်းတယ်လို့ထင်ရတော့ညာလေးပဲလူကျင်တဲ့အရာကိုရတော့ညာလေးပဲလမ်းစဉ်မှားနေပြီဖြစ်တဲ့အတွက်ဒီပန်းတိုင်ဒီလူလားအပ်တဲ့ပန်းတိုင်ဟုတ်ရဲ့လားမဟုတ်ဘူးခန္ဓာ၅ပါးရဲ့ကျုံပြမှုကိုမသိဘဲနဲ့ငါဟာငါ့ဘဝရဲ့အရှင်သခင်ဖြစ်အောင်လုပ်နေတယ်လို့တလွဲနားလေသွားတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါဆိုရင်ဒီခန္ဓာ၅ပါးနေပြီးတော့မိမိတို့ကိုပုံစံအမျိုးမျိုးနဲ့နှိပ်စက်ပြီးနေတာကိုကောင်းစွာနားလေသဘောပေါက်မှုမရှိတဲ့ပုဂ္ဂိုလ်တွေဟာဒီခန္ဓာ၅ပါးကနေဆက်မပြီးတဲ့မှားရင်းတဲ့ပန်းတိုင်တွေကိုအကြောင်းပြုပြီးတော့မှားရင်းတဲ့လမ်းစဉ်တွေကိုမလျှောက်ကြဘူးလားလျှောက်တယ်။သင်္ခါရတရားဆိုတာလမ်းစဉ်ပဲ။ကုသိုလ်ပြုတယ်လမ်းစဉ်ပဲ။အကုသိုလ်ပြုတယ်လမ်းစဉ်ပဲ။လောဘဖြစ်တယ်လမ်းစဉ်ပဲနော်။လောဘနဲ့ဘဝကိုလျှောက်တယ်ဒေါသနဲ့ဘဝကိုလျှောက်တယ်။မောဟတွေပိတ်ဖုံးပြီးတော့ဘဝကိုလျှောက်တယ်ဧသာမေတ္တိယမာနနာတရားတွေနဲ့ဘဝကိုလျှောက်တယ်။မာနတရားတွေနဲ့ဘဝကိုလျှောက်တယ်။ဒါလမ်းစဉ်ပဲနော်။အဲ့ဒီလမ်းစဉ်ကိုကောင်းတဲ့လမ်းစဉ်လို့ပြောလို့ရမလား။မရဘူး။ဒါရင်စန့်စင်တဲ့အာလောဘအာဒောသအာမောဟတရားနဲ့လျှောက်တဲ့ပုဂ္ဂိုလ်ရဲ့လမ်းစဉ်ဒီသာလျှင်နှံကန်တဲ့လမ်းစဉ်ဖြစ်တယ်။နှံကန်တဲ့လမ်းစဉ်ကိုမြည်ကြည့်ဖြစ်ပေါ်လာတဲ့ဆန်းတိုင်လေးပဲနှံကန်တဲ့အကျိုးရှိတဲ့ဆန်းတိုင်ဖြစ်လိမ့်မယ်ဒါဆိုလို့ရှိရင်ဘုရားတို့ဘုံတော်ဝန်ပိုးကိုထမ်းဆောင်နေတဲ့ပုဂ္ဂိုလ်တွေဟာလမ်းစဉ်နဲ့ပန်းတိုင်နှစ်ခုထမ်းနေတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူးလားပန်းတိုင်တစ်ခုခုထမ်းမှတ်ပြီးတော့လမ်းစဉ်အမျိုးမျိုးထမ်းမှတ်ပြီးတော့ရှောင်းလန်းနေကြတဲ့ပုဂ္ဂိုလ်တွေကြီးပဲလို့ဒီနေ့တရားနာစိတ်သက်ကိုပြောရင်မှန်မလားမှားမလားမှန်တယ်ဒါဆိုရင်မိမိတို့ရဲ့လမ်းစဉ်တွေမှန်ရဲ့လမ်းလို့တော့ပြန်ပြီးသုံးသပ်ဖို့မလိုဘူးလားမိမိတို့လမ်းစဉ်တွေမှားနေရင်ဆက်ပြီးရှောက်ဖို့ကောင်းပါမလားအတ္တရှိတော့ကမိမိတို့ရဲ့ဘဝကိုရှောက်လန်းရင်ကောင်းပါမလားဘသူတည်တည်ငတိမာရင်ပြီးရောဘသူခံရခံရငါဆံရရင်တော်ပြီဆိုတဲ့ပုဂ္ဂိုလ်ဒီလောကကြီးထဲမှာများနေဘူးလားအဲ့ဒါရုပ်ဝါဒီဓမ္မတို့ရဲ့သဘာဝတရားပဲဒီနေ့အနောက်နိုင်ငံတွေဘာဝါဒီဓမ္မတွေလေရုပ်ဝါဒီဓမ္မတွေအကျိုးရှိရင်ကောင်းတယ်ရလတ်ကောင်းရင်မှန်တယ်ပြီးတော့ဘယ်သူခံရခံရငါဆံရရင်တော်ပြီဆိုတဲ့ပုဂ္ဂိုလ်ဒီလောကကြီးထဲမှာများနေဘူးလားအဲ့ဒါရုပ်ဝါဒီဓမ္မတို့ရဲ့သဘာဝတရားပဲဒီနေ့အနောက်နိုင်ငံတွေဘာဝါဒီဓမ္မတွေလေရုပ်ဝါဒီဓမ္မတွေအကျိုးရှိရင်ကောင်းတယ်ရလတ်ကောင်းရင်မှန်တယ်ဒီလိုသုံးပြချက်ချပြီးအလွတ်လွတ်ကြတယ်လမ်းစဉ်ကိုစဉ်းစားလားလမ်းစဉ်ကိုသိမစဉ်းစားဘူးအကျိုးရှိတယ်ဆိုရင်မှန်တယ်အကျိုးမရှိရင်မမှန်ဘူးအကျိုးရှိရင်ကောင်းတယ်အကျိုးမရှိရင်မကောင်းဘူးမိမိအကျိုးရှိစေဖို့တစ်ဖက်သူတွေမှာဒုက္ခရောက်သွားတယ်ဆိုတာကိုမစဉ်းစားဘူးအဲ့ဒါရုပ်ဝါဒီဓမ္မတို့ရဲ့ဘာဝကျမျိုးပဲဒီနေ့မြန်မာနိုင်ငံလေးပဲဘုရားဘာသာတိုင်းပြည်လို့ပြောရမယ်ဆိုတော့လေဒီလိုသမ်းလို့မှုခရက်တွေအောက်မှာနေထိုင်တဲ့ပုဂ္ဂိုလ်တွေများလာပြီလို့ပြောမယ်ဆိုရင်မပြောနိုင်ဘူးလားပြောနိုင်တယ်ဒီလိုပုဂ္ဂိုလ်တွေများလာရင်လောကကြီးအနိဋ္ဌာယံတွေပို့ပြီးများလာမလားနေသွားမလားညလာမယ်အနိဋ္ဌာယံတွေများအောင်လုပ်နိုင်တဲ့ဒီလိုဝါဒမျိုးတွေကိုမိမိတို့အနေနဲ့သုံးသံဖို့ဆိုရင်တော့မကန်တဲ့လမ်းစဉ်တွေရှိဖို့မလိုလား မင်္ဂလာလမ်းစဉ်ဖြစ်ခြင်းဆိုတာမင်္ဂလာဘုဒ္ဓရှိမှဖြစ်နေတာမဟုတ်ဘူးလား。ဒီခန္ဓာ၅ပါးရဲ့သုံးပြမှုကိုငါတို့ခံရတယ်လို့သုံးပြတဲ့ဖြနိုင်သွားရင်မိမိတို့လမ်းစဉ်ဒီမှန်ဖို့မဖြစ်နိုင်ဘူးလား。ဖြစ်နိုင်တယ်။ဦးဇင်းတို့ဒီပုံတွေကိုချမ်းသာရတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဒီပုံတွေကိုချမ်းသာရတယ်ဆိုတာကိုနားလည်ပြီးတော့ဒီပုံသက်ဝင်ပိုးကြီးတွေကမိမိတို့အတွက်အင်းတန်ဆိုးရွားတဲ့အကျိုးရလဒ်တွေကိုပေးနိုင်တဲ့အချောင်းတရားတွေကိုမဖန်ပြီးမတိဆောက်မလုပ်တိုင်းတဲ့ပုဂ္ဂိုလ်တွေဖြစ်ဖို့တော့မလိုဘူးလား。လိုတယ်။အကျိုးတရားတစ်ခုကိုကြည့်ပြီးတော့အချောင်းတရားလို့ခေါ်တဲ့လမ်းစဉ်ကိုမစဉ်းစားဘူးဆိုရင်မိမိဘဝရတာဘာအကျိုးရှိမလဲ။ဘာမှအကျိုးမရှိဘူး။ဘဝဆန်ပုဂ္ဂိုလ်တွေမဖြစ်သွားဘူးလား。တန်တရားကြီးမှာကြည့်တဲ့ဘဝတွေမိမိတို့မမြော်လေးအမတောင်းတအပ်တဲ့ဘဝတွေကိုရရှိနေပုံကိုယ်တွေမဖြစ်သွားနိုင်ဘူးလားဖြစ်သွားနိုင်တယ်။အဲ့ဒါလိုဖြစ်သွားတဲ့အတွက်ဖြစ်ပေါ်လာတဲ့အတန်လေးတစ်ခုနားထောင်ကြည့်။မယံဘောဂေသရိမာသမေနဝိသမေနသာတိနေပြိပုံသာတိမယံဒုက္ခသဘာဂိနိယံဖြာတိတော်တို့သည်တမေနသာတရားတော်နိလံဖြစ်၎င်းဝိတမေနသာမတရားတော်နိလံဖြစ်၎င်းဘောဂေစီသေးဥစ္စာတို့ကိုသံရိမာရှာဖွေသူတော်ခဲမိလေသည်သမေနာသာတရားတော်နိလံဖြစ်၎င်းဝိသမေနာသာမေတရားတော်နိလံဖြစ်၎င်းဘောဂေစီသေးဥစ္စာတို့ကိုသံရိမာရှာဖွေထူတောင်းမိခဲ့လေပြီ။ဒေတပြေတော်တို့ရှာဖွေခဲ့တော်သူစီသေးဥစ္စာတို့ကိုယင်းကြီးတပြေတော်တို့မှတခြားတစ်ပါးသောပုဂ္ဂိုလ်တို့သည်ပြိဘုံသာတိခဲစားလျက်နေထိုင်ကြလေကုန်၏။ဒေတိတော်တို့ရှာဖွေသူတော်ခဲကြကုန်သောသူဥစ္စာပစ္စည်းတို့ကိုဤနေ့တခြားတစ်ပါးသောပုဂ္ဂိုလ်တို့သည်ပြိဘုံသာတိခဲခဲစားသောလျက်နေထိုင်ကြလေကုန်၏။ယံပြာတိတော်တို့မုံမာကဒုက္ခသာသာဂိနိမသာယာမသောယာတိတဘဝဒုက္ခခန္ဓာဤဟောစုကိုဒါယနေပါဘောတကာ။ဒီထံကရာဇဂုံမြုပ်မြုပ်ပြင်ကျုံးသေးမှရှိတဲ့စိတ်ဓာတွေကတနာစပွဲပေါ်ဖြစ်နေကြတဲ့အတန်လေးဘယ်လိုပြောနေကြလဲ။မြန်ပြားတိတော်တို့သည်သမေနာသာတရားတော်နိလံဖြစ်၎င်းဝိသမေနာသာမတရားတော်နိလံဖြစ်၎င်းဘောဂေစီသေးဥစ္စာတို့ကိုသံရိမာရှာဖွေသူတော်ခဲမိလေပြီ။တတိတော်တို့ဥစ္စာစီသိမ်တွေကိုတရားတော်နိလံမတရားတော်နိလံဒီနန်းနီးနဲ့ရှာဖွေစုဆောင်ဖဲ့မိကြပါပြီ။ယံပြာတတိတော်တို့သည်ဒုက္ခသာဘာဤနိမစာယာမသောယာစေတဘဝဒုက္ခဤဖို့သူကိုယ်သာယနေကြပါသောတကား။တတိတော်တို့ကမစာယာမသောယာနဲ့စိတ်သာဘဝခန္ဓာဒုက္ခကြီးကိုယ်သာရရှိနေကြပါပြီ။ဘာဖြစ်လို့လဲ။သမေနာသာတရားတော်နိလံဖြစ်၎င်းဝိသမေနာသာမတရားတော်နိလံဖြစ်၎င်းဘောဂေစီသေးဥစ္စာတို့ကိုသံရိမာရှာဖွေသူတော်ခဲမိလေပြီ။ဒေတုဥစ္စာပစ္စည်းတို့ကိုယင်းဒီတခြားတစ်ပါးသောသူတို့သည်ပြိပုံသာတိခိုက်ခဲစားသောလျက်နေထိုင်ကြလေကုန်၏။မတရားသောနိလံတရားသောနိလံတွေနဲ့တပြည့်တော်တို့ရှာဖွေခဲ့ကြတဲ့အတွက်တပြည့်တော်တို့ရှာဖွေခဲ့တဲ့ဒီဥစ္စာပစ္စည်းတွေကို တခြားသောပုဂ္ဂိုလ်တွေကခိုက်ခဲစားတော့ပြီးနေထိုင်ကြတယ်။တပည့်တော်တို့အဖို့မှာတော့မစားရမစောက်ရစိတ်ဓာတ်ဒုက္ခခန္ဓာကြီးကိုရရှိနေကြပါတယ်လို့ရာဇဂြိုလ်မြို့ပြင်ရဲ့ကျုံးဘေးမှာရှိတဲ့စိတ်ဓာတ်လေဦးကနေအော်ဖြစ်နေတဲ့အတန်တွေပဲဒီလိုဘာဖြစ်လို့ဖြစ်ပေါ်လာရသလဲ။ရာဇဂြိုလ်မြို့မှာအမျိုးသမီးလေးဦးရှိခဲ့ဘူးတယ်။ဒီမျိုးသမီးလေးဦးဟာလိင်ညာလှည့်ပြားပြီးတော့ဒင်းဆင်းလဲတောင်းဆင်းလဲတွေနဲ့ဒင်းလဲစားတဲ့စားတော့ပဲပစ္စည်းတွေကိုရောင်းပြီးဥစ္စာပစ္စည်းတွေကိုရှာဖွေပြီးနေထိုင်ခဲ့ကြဘူးတယ်။အလေးမနက်တောင်းမနက်နဲ့အလုပ်တွေကိုလုပ်ကင်တဲ့အလုပ်ဟာတရားတော်နိလန်လားမတရားတော်နိလန်လားမတရားတော်နိလန်နဲ့ဘယ်တန်းနိုင်အတွက်မတရားတော်နိလန်နဲ့အလုပ်လုပ်မိတာလဲရုပ်ခန္ဓာကြီးကကောင်းကောင်းစားခြင်းနဲ့ကောင်းကောင်းဝတ်ခြင်းနဲ့ကောင်းကောင်းနေခြင်းနဲ့တန်းတန်းမာမာနေခြင်းနဲ့လို့ဖန်တိုင်မချပေးဘူးလားအဲ့ဒီပန်းတိုင်ကြီးကိုရအောင်ဖြည့်ဆည်းပေးဖို့ဒီအမျိုးသမီးလေးယောက်ငန်းချင်မှားသွားဘူးလားမှားသွားပြီမှားသွားတော့ဘာဖြစ်သွားလဲထိတ်တာပြီးဖြစ်ကုန်လေဥစ္စာတွေများစွာရှာဖွေနိုင်ခဲ့ကြပုံရပါတယ်ဘယ်သူတွေတန်ခဲ့ကြတယ်ဇနီးတွေသိသွားတော့ခင်မွန်းတယ်တွေတန်ခဲ့တယ်ဒီခင်မွန်းတယ်လေးဦးကနောက်ဇနီးယူကြတယ်ကောင်းကြလားဒီအဲ့လိုဖြစ်မဲ့ပုဂ္ဂိုလ်ကြီးရှိတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒီသူဥစ္စာဖြစ်စီတို့ကိုယင်းဒီတခြားတပါတော်သူတို့သည်ပြည်ပုံသာသည့်ခိုက်ခဲစားဆောင်လျက်နေထိုင်ကြလေကုန်၏ဒီသူဥစ္စာဖြစ်စီတို့ကိုယင်းဒီတခြားတပါတော်သူတို့သည်ပြီပုံသာဒီခက်ခဲစားတော့လည်းနေထိုင်ကြလေကုန်၏ဒီမျိုးသမီးတွေသေသွားတော့ဒီအမျိုးသားလေးဦးကနောက်မိန်းမယူကြတယ်နောက်သမီးယူကြတယ်ဒီခင်မွန်းတယ်နဲ့ဇနီးသစ်ကလေးတွေကဇနီးဟောင်းတွေရှာဖွေခဲ့ကြတဲ့ဥစ္စာတွေကိုခက်ခဲစားတော့ပြီးနေထိုင်ကြတယ်ဒီချိန်မှာဒီပိတာတွေဒီအာယံတွေကိုတွေ့နေရတော့ဆုံးနေတဲ့စိတ်တွေမဖြစ်နေဘူးလားငါတို့အမှားကြီးမှားခဲ့ပြီငါတို့လမ်းစဉ်မှားခဲ့တယ်လို့တော့သူတို့သိပါမလားမသိဘူးဘုရားပွဲမှာလမ်းစဉ်မှန်ရဲ့လမ်းစဉ်မှားရဲ့ဆိုတာသိနိုင်တာမဟုတ်ဘူးလားဟုတ်တယ်ဒါဆိုလို့ရှိရင်ဒီနေ့ဘုရားနာပြည့်တတ်တွေဒီလိုမျိုးဥစဉ်တို့ဘဝတစ်ခုရာထားတဲ့အခါမှာယဟန်လေးပဲယမ်းမလျောက်လူလည်းပဲလူအလျောက်သီလရှင်လည်းပဲသီလရှင်အလျောက်ပန်းတိုင်ကိုစီမရှိကြဘူးလားလူတို့ရဲ့ပန်းတိုင်ကိုကြည့်လိုက်ရင်အောင်မြင်ဖို့မဟုတ်ဘူးလားလူတို့ရဲ့အစင်းမြင့်ဆုံးသောပန်းတိုင်ဒီလောကပန်းတိုင်ပြောရင်တော့အောင်မြင်မှုသည်ဒီလောကရဲ့ပန်းတိုင်ပဲလူတို့ရဲ့အစင်းမြင့်သောပန်းတိုင်ကိုပြမယ်ဆိုရင်လက်လာတော့ပေါများဖို့ပဲအချွေရန်ဒီပေါများဖို့ပဲဒါကြောင့်မို့မိမိတို့ချမ်းသာထားတဲ့ပန်းတိုင်အတွက်မိမိတို့လမ်းစဉ်ကိုစဉ်းစားဖြစ်တဲ့ပုဂ္ဂိုလ်ကြီးလောကကြီးတွေသိမနေဘူးလားနေတယ်တို့ရဲ့ပန်းတိုင်ကအောင်မြင်ခြင်းတို့ရဲ့ပန်းတိုင်အောင်မြင်ခြင်းဖြစ်တယ်ဆိုတာကတော့သားတော့ယန်းတို့ရဲ့ပန်းတိုင်ကအောင်မြင်ခြင်းလားဆွလို့ခြင်းလားဆွလို့ခြင်းပဲယန္တုရဲ့ပန်းတိုင်ကအောင်မြင်ခြင်းဖြစ်နေဆိုရင်ပန်းတိုင်မှားနေလားပန်းတိုင်မှန်နေလားပန်းတိုင်မှားနေပြီယန္တုရဲ့ပန်းတိုင်ကြီးရယူခြင်းလားဆွလွတ်ခြင်းလားဆွလွတ်ခြင်းသာဖြစ်ရမယ်ယန္တုရဲ့ပန်းတိုင်ကရယူခြင်းအတွက်ဖြစ်နေပြီဆိုရင်တော့ပန်းတိုင်မှားနေပြီမြတ်စွာဘုရားရှင်သာသနာတော်ကိုတည်ထောင်ခဲ့တာဆွလွတ်ဖို့လားရယူဖို့လားအောင်မြင်ဖို့လားဆွလွတ်ဖို့လားသိပိုက်ဖို့လားဆွလွတ်ဖို့လားဆွလွတ်ဖို့ပါဒါဆိုလို့ရှိရင်ဒီနေ့ဥစဉ်တို့ယဟန်တော်တွေ တရားနာပြည့်စုံသည်မိမိတို့ရဲ့ပန်းတိုင်ကအောင်မြင်မှုမဟုတ်လားဟုတ်တယ်မိမိတို့ရဲ့ပန်းတိုင်ကအောင်မြင်မှုဖြစ်တဲ့အခါကျတော့မိမိတို့ယဟန်တော်လေးကိုကြည့်တဲ့အခါမှာမိမိတို့နှစ်သက်တဲ့ဉာဏ်လုံးနဲ့တော့မကြည့်ကြနိုင်ဘူးသဘောပေါက်ကြလားမိမိတို့နှစ်သက်တဲ့ဉာဏ်လုံးဟာဘယ်လိုဉာဏ်လုံးမျိုးလဲအောင်မြင်ခြင်းဆိုတဲ့တရားသက်လာသောပေါ်များခြင်းဆိုတဲ့တရားအခြေရန်ပေါ်များခြင်းဆိုတဲ့တရားဒီမိမိတို့နှစ်သက်တဲ့ဉာဏ်လုံးမဟုတ်ဘူးလားမိမိတို့ကြည့်တတ်တဲ့ဉာဏ်လုံးမဟုတ်ဘူးလားအဲ့ဒီဉာဏ်လုံးနဲ့မိမိလည်းလောကကြီးထဲမနေဘူးလားရဲ့လေကိုကြည့်တဲ့အခါမှာဒီဟန်အောင်မြင်ရဲ့လားလက်လာပါဘလောက်ပေါ်များတယ်လေအခြေရန်ဘလောက်များတယ်လေအဲ့ဒါလို့မကြည့်ဘူးလားအဲ့လိုကြည့်ရင်မိမိတို့မျက်လုံးမှန်ရဲ့လားမှန်နေပြီမြတ်စွာဘုရားရှင်နောက်ဆုံးဘဝကိုကြွက်ပြီးပြောဟိုးပါရမီရှိတဲ့ဘဝတွေမှာဆက်ပြောလိုက်ရင်တော့အများကြီးပေါ့နော်သိဒ္ဓတာမင်းသားဘဝမှာစီးတဲ့ဥစ္စာတွေအခြေအံအကျော်စောတွေလက်လာမတွေအလုံးကိုစွန့်သွားခဲ့တာမဟုတ်ဘူးလားလွတ်မြောက်ရာလမ်းကိုရှာဖို့အတွက်လောကကလူချင်းကြီးနဲ့အောင်မြင်မှုနန္ဒမြရဲ့အဖြစ်ကိုမြင်တဲ့အတွက်ဆွတ်လွတ်သွားတာမဟုတ်ဘူးလားမြတ်စွာဘုရားရှင်ကဆွတ်လွတ်သွားခဲ့တဲ့မြတ်စွာဘုရားရှင်ဆရာလုံးတော်ဘုရားမှာဆွတ်လွတ်ပြီးတော့ဘုရားဖြစ်တော်မူဖို့ရန်စိတ်ဆန္ဒကိုအားထုတ်ပြီးတဲ့နောက်မှာဘုရားဖြစ်တော်မူလာပြီးတန်ခအဖွဲ့ကြီးကြီးကိုကြည်ထောင်ပြီးခဲ့တာအောင်မြင်ဖို့လားလွတ်မြောက်ဖို့လားလုံးမြောက်ဖို့ပါ။ဒါဆိုရင်ရမ်းဖွဲ့တဲ့ရမ်းပေါင်းတွေကိုရမ်းဖြစ်နေဝင်ရောက်လာပြီးသာသနာပေါင်းတွေကိုရှင်ဟန်ပြုလာပြီးဆိုတဲ့ပုံကိုယ်တွေရဲ့ပန်းတိုင်ကအောင်မြင်မှုဖြစ်ရမလားလုံးမြောက်မှုဖြစ်ရမလားဆွလွန်မှုဖြစ်ရမလားရယူမှုဖြစ်ရမလားဟုတ်ပြီ။ဦးဇင်းတို့ရမ်းတော်များအတွက်ကြီးလေးတဲ့အန္တရာယ်နှစ်ခုရှိတယ်သာချေဆရာတော်ကြီးတွေကမိဆူတော်မူခဲ့ကြတယ်။မာတုဝတ္ထုဒီနှခုဘိက္ခုစေနေဒါနသင်။ဘာနဲ့ပါလေလဲ။မာတုဝတ္ထုဒီနှခုဘိက္ခုစေနေဒါနသင်။ရန်တွေမှာအခြေရန်ကြီးများလာပြီးဆိုရင်အမျိုးသမီးပြည့်တတ်အမျိုးသားပြည့်တတ်ဘယ်သူကိုများလဲ။အဲ့ဒီမျိုးသမီးကြိတ်သက်တွေနဲ့သာယာသွားရင်ရန်တော်အသက်ဆုံးကိုပဲနော်ဟုတ်ပြီကြိတ်သက်တွေများလာပြီးဝတ္ထုတွေမများလာဘူးလားအဲ့ဒီဝတ္ထုတွေကရန်ရဲ့ဘဝကိုသိအောင်ဆက်လိမ့်မယ်ဒါဆိုလို့ရှိရင်ဒီတရားတွေဟာကောင်းချုံပြည့်ရဲ့လားမပြည့်ဘူးလူလောကအတွက်သောတအလူလားအတွက်တရားဖြစ်တော်လဲရန်တော်များအတွက်သောတအလူလားအတွက်တရားမဟုတ်ဘူးဒါကြောင့်မို့ယဟန်ဘုရားဆိုတာလွတ်မြောက်ရာရှာရမယ်ဘုရားယဟန်ဘုရားဆိုတာအောင်မြင်ခြင်းကိုရှာရမယ်ဘုရားမဟုတ်ဘူးအကြောင်းအားလျော်စွာဖြစ်ပေါ်လာတော့လေတတိယရှင်ပြီးနေရမှာဖြစ်တယ်ဘာဖြစ်လို့ဒီစကားကိုဦးဇင်းပြောနေရသလဲဦးဇင်းတို့သာသနာကြီးတစ်ဖြည်းဖြည်းနဲ့မဆွတ်ယုံလာဘူးလားဘာကြောင့်ဆွတ်ယုံလာသလဲလမ်းစဉ်တွေမှားလာကြတယ်ပန်းတိုင်တွေမှားလာကြတယ်လူတွေကဂုံပကာသနစိတ်နှမောတယ်လူတွေကအောင်မြင်ခြင်းကိုပန်းတိုင်ထားတယ်ဂုံပကာသနကြီးများများနဲ့အောင်မြင်တဲ့ရန်တော်ထံကိုချီးကပ်ခြင်းတော့ရန်တော်တွေကအဲ့ဒီပန်းတိုင်ထားပြီးတော့လမ်းစဉ်တွေကိုမပြောင်းပြစ်ကြဘူးလားပြောင်းပြစ်ကြတယ်ဒါဆိုရင်ဆရာနဲ့တကားညီညွတ်ရင်းမရသွားဘူးလားသာသနာအထွတ်အထိပ်ရောက်ဖို့လားစဆုံးဖို့လားသာသမီအဲ့ဒီလမ်းစဉ်ကိုညီညွတ်ရင်းယူနေကြတဲ့ဆရာနဲ့တကားပြုကျင်ကြဖို့တော့မလိုဘူးလားညီမတို့အဲ့ဒီလမ်းစဉ်လိုက်နေရင်ဒီနေ့ကစကျင်းကြဖို့ဦးသိလိုက်တွန်းပါလေဟုတ်တယ်မလားရတော်ဒီခြံကိုကြီးကတာဒီจิตစုပန်အချိုးတက်လားတန်တရားအချိုးတက်လားတန်တရားအချိုးတက်ပဲဖြစ်ရမယ်จิตစုပန်အချိုးတက်ကြီးကပြီးဆိုရင်စားရင်းတဲ့ကြီးတက်မှုတစ်ခုသိင်းပြီးဖြစ်ပြီးရသဗျာရှင်အနေနဲ့ပြစ္ဆုတ်ပံလက်ငင်းမှာအကျိုးစီးပွားရှိနိုင်လောက်တဲ့သီလချင်းစဉ်သ သမားတိချင်းစဉ်ပညာချင်းစဉ်ကိုတော့ချမ်းသာမပေးသွားဘူးလားအဲ့ဒီချင်းစဉ်တွေကိုသိရင်တိတ်တုတ်ကံလေးချမ်းသာတယ်အနာဂတ်ခံတရားခီးလေချမ်းသာတယ်အဲ့ဒီသီလသမားတိပညာစိတ်ခံသုံးရချင်းတန်ဖို့ရန်တော်ဒီချမ်းကိုချီးကပ်ရင်မိမိတို့လမ်းစဉ်မှန်တယ်လို့မပြောနိုင်ဘူးလားလောကကြီးပွားရေးအတွက်ချီးကပ်ရင်အဲ့ဒီလမ်းစဉ်မှန်တယ်လို့ပြောနိုင်မလားသာသနာတော်ကြီးကိုချီးမြှောက်ဆောက်ကန့်တာလားသာသနာတော်ကြီးကိုဖြစ်စည်းတော်အောင်လုပ်တာလားဒါကြောင့်မို့မိမိတို့ရဲ့အတ္တရှုထောင့်နဲ့အသာဆန်မှုကြည့်တော့သာသနာတော်ကြီးခုတုံးမလို့ဖြစ်ဘူးလားလို့ဖြစ်ရင်လမ်းစဉ်တွေမှားပြီးတန်းတိုင်တွေမပြောက်ကုန်လားဘုရားတည်တော်ထားတဲ့သာသနာတော်ကလွတ်မြောက်ရာတန်းတိုင်အတွက်ချမှတ်ပေးထားတယ်မိမိတို့ကကျင်လည်ဖို့အတွက်မရှာမီဖြစ်သွားဘူးလားဖြစ်သွားတယ်ဒါကြောင့်မို့မိမိတို့အနေနဲ့မိမိတို့ရဲ့ဘဝဖြတ်သန်းမှုကိုအတ္တရှိတော်နဲ့မဖြတ်သန်းမှုလိုတယ်။မိမိတို့ရဲ့လမ်းစဉ်တွေကိုသမ္မာရင်းရင်းနဲ့ဖြတ်သန်းခွင့်မပေးဖို့လိုတယ်။မိမိတို့နှစ်သက်တဲ့မျက်လုံးနဲ့ဉာဏ်တော်တွေကိုကြည့်ပြီးအားကျမှုမဖြစ်ဖို့လိုတယ်။မိမိတို့နှစ်သက်တဲ့မျက်လုံးနဲ့ဉာဏ်တော်တွေဆံကနေအကူအညီစောင့်ခံမှုမပြုဖြစ်ဖို့သိလိုတယ်။မိမိတို့ရဲ့အကျိုးစီးပွားအလုံးကဖွင့်ထွန်းလာတဲ့ဆရာရှင်မိမိတို့ရဲ့အကျိုးစီးပွားအလုံးကစီထောင်ပေးခဲ့တဲ့သံဃာတော်မိမိတို့ရဲ့အကျိုးစီးပွားအလုံးကဟောကြားတော်မူခဲ့တဲ့တရားတော်ဓမ္မကိုဓမ္မစစ်စစ်နာယူတတ်ဖို့မလိုဘူးလားလိုတယ်ဓမ္မကိုဓမ္မစစ်စစ်နာကြားမှုမှမမွေ့လျော်ရင်လမ်းစဉ်မှန်တယ်လို့ပြောမလားမှားသားပြီလို့ပြောမလားသာဘေသာဥစဉ်အားလုံးကိုထောက်ပြပါလေနော်မိမိတို့ရဲ့နှစ်သက်တဲ့နှစ်သက်မှုတွေဟာတဏှာနဲ့ဆုံးဖြတ်တဲ့နှစ်သက်မှုတွေဖြစ်ပါစေနဲ့မိမိတို့ရဲ့နှစ်သက်မှုတွေလွတ်မြောက်ရာလမ်းပြစ္ဆုတ်ပံတန်တရားအကျိုးစီးပွားဖြစ်စေဖို့လမ်းကြောင်းဖြစ်တဲ့နောက်ဆိုရင်ရဟန်းတော်ဒီဘက်ကမတူတဲ့ပန်းတိုင်းတွေကြောင့်မတူတဲ့လမ်းစဉ်တွေဖြစ်ပေါ်ခဲ့ဘူးတဲ့အတွက်ဩကတ္တဗ္ဗမြတ်စွာဘုရားရှင်လက်ထက်တော်တော်ကတိလာ၌လမြန်တို့တဲ့အလိစီဟန်ဒီညာစွာရှိခဲ့ဘူးလေဦးဇေတို့မြတ်စွာဘုရားရှင်ဂေါရမမြတ်စွာဘုရားရှင်ပွင့်ဆုံးတော်မူတဲ့အချိန်ပေါ့ဘိသကုတောင်ယံကနေအရှင်မမောကလံမထေရကြီးဆင်းသက်လာတော့တိတာကြီးတွေတွေ့ရနော်ဘာပြိတာကြီးတွေလဲယဟန်တိတာတွေဒီဟန်မှာတိတာတွေဒုက္ခသင်္ကန်းတွေကတပြောင်းပြောင်းမီးတောက်ထောင်နေကြတယ်တပိတ်တွေကလည်းဖိုက်ထားလိုက်တာတပြောင်းပြောင်းတောက်ထောင်နေတဲ့တပိတ်ကြီးတွေကိုတိုက်ပြီးတော့နေကြတယ်ကပန်းကျိုးကိုတိလိုက်တော့လည်းတပြောင်းပြောင်းတောက်ထောင်နေတဲ့ကပန်းကျိုးတွေဖြစ်နေတယ်ဘာဖြစ်လို့လဲလမ်းစဉ်မှားခဲ့တယ်ခန္ဓာ၅ပါးရဲ့ကျွံပြုတ်မှုကိုကောင်းကောင်းကြည့်ခံခဲ့တယ်။ခန္ဓာ၅ပါးရဲ့ကျွံပြုတ်မှုကိုလွတ်မြောက်အောင်မကြိုးစားဘဲနဲ့အလိုလိုက်ခဲ့လို့မဟုတ်ဘူးလား။လမ်းစဉ်မှားခဲ့တယ်။ဘုရားကဝိနည်းတော်ကြီးပြည့်ညတ်တော်မူခဲ့တယ်။ဝိနည်းကိုမလေးစားရင်ယံဘဝဆိုတာဘာသိပဲရှိလဲ။သာသနာတော်ကြီးကိုစောင့်ရှောက်ထိန်းသိမ်းဖို့ဖြစ်နိုင်မလား။ဝိနည်းရောနာမသာသနာ့သာအာယုဝိနည်းဆိုတာသာသနာတော်ရဲ့အသက်ပဲဝိနည်းမရှိတော့ရင်သာသနာရှိပါတော့မလားဖြစ်တာပဲတရားတော်ပြည့်တတ်ပြီတရားတော်တွေကိုကြည့်တဲ့အခါမှာဝိနည်းဉာဏ်လုံးနဲ့သိတတ်ဖို့မလိုဘူးလားဝိနည်းဉာဏ်လုံးနဲ့သိတတ်ဖို့လိုတာဘာဖြစ်လို့လဲသာသနာတော်ကိုမှန်မှန်ကန်ကန်နဲ့ထောက်ပံ့တတ်စီခြင်းနဲ့အတွက်ပဲမိမိဉာဏ်လုံးနဲ့မသိဘဲနဲ့မိမိစိတ်တဲ့ဉာဏ်လုံးနဲ့ကြည့်မိလိုက်ရင်မိမိရဲ့ထောက်ပံ့မှုဒီအတားဆန်ဖို့အတွက်ပဲမဖြစ်သွားဘူးလားမိမိဉာဏ်လုံးနဲ့သိဖို့ကြိုးစားခြင်းဆိုတာအနာခံဖို့တော့မလိုဘူးလားသိအောင်ကြိုးစားဖို့ပြုတဲ့အပိုင်းမှာသန္ဓေဓာတ်ဝိရိယဓာတ်ဒါဒီမလိုအပ်ဘူးလားမိကြီးဟာဘယ်လိုလဲလို့သိဖို့မလိုဘူးလားလိုတယ်လိုတယ်ရန်ဆိုတာဒီလိုမနေရဘူးရန်ဆိုတာဒီလိုမပြောရဘူးဒီလိုမြတ်စွာဘုရားရှင်ဝိညာဉ်တော်တွေပြည့်ညတ်တော်မူထားတယ်ဒီနေ့ဝိညာဉ်เจ้าတွေဘာဖြစ်လို့ပြောနေရလဲ တရားဆုံးတင်မြောက်ဝိနည်းစာပြန်ပွဲဖြစ်တဲ့အတွက်ဝိနည်းတော်ကိုချီးမြှောက်ထောက်ပံ့လိုတဲ့အတွက်တရားဒဂမတွေကနေပြီးတော့ဝိနည်းစာပြန်ပွဲဆင်းပါပေးကြတာမဟုတ်ဘူးလားဟုတ်တယ်ဒီဝိနည်းစာပြန်ပွဲဟာအပေါ်ယံစာပြန်ပွဲမျိုးဖြစ်သွားရင်ကောင်းပါမလားသာသနာတော်ကြီးကိုအသက်ရှင်အောင်တည်တတ်သွားအောင်ဆောက်ရှောက်သိမ့်သိမ့်ဖို့ဝိနည်းကိုလေးလေးစားစားနဲ့ပြန်လည်အမှတ်ရအောင်ပြန်ပြီးတော့အာကုန်ဖြေကြတယ်ရေးချင်ဖြေကြတယ်ဒါတွေကိုပြန်လေသုံးသပ်ပြီးငါတို့မှဒီဝိနည်းတော်တွေနဲ့အညီနေထိုင်ကြပါလေလားလို့ပြန်လေစမ်းစစ်လိုတဲ့စိတ်ဓာတ်နဲ့ဝိနည်းစာပြန်ပွဲကိုဖြေကြမယ်အာကုန်ဆောင်ကြမယ်အာကုန်ပြန်ကြမယ်ဆိုရင်တော့မကောင်းလားကောင်းတယ်ကောင်းတယ်ဒီလိုမဟုတ်ဘူးဆိုရင်တော့အကျိုးရှိနိုင်ပါမလားမရှိဘူးဒါကြောင့်မို့ဒါကိုတောင်းဝန်ယူပြီးလှုပ်ဆောင်ကြတဲ့အကျိုးလိုလားတဲ့ဒါကကမှသူတော်ကောင်းတွေလည်းပဲနန်းစဉ်ကိုတော့စဉ်းစားကြပါမိမိတို့စဉ်းစားနှပြပြုလုပ်လာတဲ့အစဉ်လာကောင်းကြီးမပြတ်သုံးရအတွက်တောင်းဝန်ဆက်ပြီးယူကြတယ်ဆိုတာတော့မှန်တယ်ဒါပေမဲ့မိမိတို့ရဲ့ရည်ရွယ်ချက်လည်းမှန်ဖို့လိုတယ်ကြောက်ရွံ့လာတဲ့ရန်တော်များရဲ့ရည်ရွယ်ချက်လည်းမှန်ဖို့လိုတယ်မမှန်ဘူးဆိုရင်နောင်ပြားသာသနာထုံးလင်းတဲ့အချိန်ပေါ့ဂိသကုတ်တောင်လူတောင်ကရှင်မောဂလန်တို့ကိုတော်ကြီးဆင်းလာတော့ညီရင်တောက်တောင်နေတဲ့တပိတ်တွေသင်္ကန်းတွေယုံပြီးတော့ကင်သားရတဲ့ယန်းတွေယန်းမတွေအများကြီးတွေ့ရအောင်ပါပဲမဟုတ်လားကဲတက္ကရာမအောင်တော်ကောင်းတွေမိမိတို့ကြီးညိုလို့စီးကပ်နေတဲ့ဆရာသမားတွေမိမိတို့စီးကပ်မှုမမှန်လို့ဆရာသမားတွေအသေးစားရမယ်ဆိုရင်မိမိတို့ဝမ်းတာမလားဒီအဲ့ဒါစဉ်းစားကြပါနော်မိမိတို့ရဲ့စီးကပ်မှုတွေလိုအပ်ချက်တွေများစွာရှိနေကြပါသေးတယ်ယေရှုဘုရားရှင်ကယန္တော်တွေကိုငွေအလူခံခွင့်ပေးထားလားမပေးထားပါဘူးမပေးထားပါဘူးငွေကိုဘယ်နည်းနဲ့မှငါဘုရားရှင်တာယာခွင့်မပြုဘူးငွေအပ်တယ်ဆိုရင်ကာမဂုဏ်လည်းအတော်တော်ပဲယန္တေကာမဂုဏ်နဲ့ဘာဆိုင်လဲဦးဇင်းတို့ရဲ့ဆရာသမားတို့လည်းဖြစ်ခဲ့ဘူးတဲ့တရင်သုံးပေါ်တို့လည်းဖြစ်ခဲ့ဘူးတဲ့စာချဆရာပြောခဲ့ဘူးတဲ့စကားလေးပြန်လည်ပြောပြမယ်တစ်ချိန်တုန်းကစာသင်တိုင်းတစ်ခုမှာသူစာချခဲ့တဲ့ပုဂ္ဂိုလ်ပဲညညဆိုရင်အမြဲတမ်းကြောက်ကြဆိုင်နေရတယ်ယန္တော်တွေကအပြင်းထက်ပြီးနှစ်ဖက်ရင်တောက်ကြတယ်ဘောလုံးပဲကြည့်ကြတယ်ဘာရှိလို့တစ်ဖက်ရင်တော့ဘောလုံးပဲကြည်တာ ਨੇ ဝေရှိလို့မဟုတ်လားဝေမရှိရင်တစ်ဖက်ရင်တောက်လို့ရလားဝေမရှိရင်ဘောလုံးပဲကြည်လို့ရလားမရပါဘူးဝေအပ်ရင်ကာမဂုဏ်လည်းမအပ်သွားဘူးလားဝေကိုခွင့်ပြုလိုက်ပြီးဆိုရင်တော့ကာမဂုဏ်ကိုသုံးဆောင်ခံစားခွင့်ခွင့်ပြုလိုက်တာ ਨੇ မတူဘူးလားကာမဂုဏ်ရဲ့အပြစ်ကိုမြင်လို့လွတ်မြောက်ရာရှာတဲ့ပုဂ္ဂိုလ်တွေကကာမဂုဏ်ပြန်ခံစားရင်တရားတလန်တန်တလန်လည်းမဟုတ်လားဒီဦးဇင်းတို့ရဲ့အဲ့ဒီဆရာသမားလေးဖြစ်တဲ့တရင်သုံးပေါ်ကဦးဇင်းတို့ပေါ့ကြောရရောက်လာပြီးတော့တရားတရားနဲ့ဝင်ရောက်လာတဲ့ကိုရင်ငယ်လေးတွေဦးဇင်းငယ်လေးတွေအတွက်ဖရိယတောင်းဝန်ယူပြီးတင်ပေးတယ်မိနီတော်နဲ့အညီနေထိုင်ကြတဲ့ပုဂ္ဂိုလ်ကြီးဖြစ်တော့ညရောက်တော့လည်းဗာများစိုးရင်ကြာရှိလေအဲ့ဒီအချိန်မှာဦးဇင်းကသူကဖွင့်ထုတ်ပြီးပြောတာတပြည့်တော်အခုမှပဲသဘောပေါက်တယ်ဗျာတချင်လုံးကဘာဖြစ်လို့ဒီလိုမျိုးကြောက်ကြဆိုင်ကြီးထိနေရလဲဆိုတာကိုနားမလည်သေးဘူးတဲ့အခုတော့မှဒီကိုရင်နေဒီဟန်တွေကိုပြေတော့မှဘာမှဒါနဲ့ပတ်သက်ပြီးစိုးရင်ကြောက်ကြစရာမလိုတော့ဘူးဘာဖြစ်လို့လဲမင်းအခုမင်းမရှိဘူးဆိုတော့ကာမဂုဏ်လိုသေးလားမလိုတော့ဘူးဒါဆိုလို့ရှိရင်မိမိတို့ဘက်ကနေတမျိုးတော့မေးစရာရှိတယ်နော်ဒါဆိုရင်ဒီလိုကျောင်းဆောင်ကြီးတွေဘုန်းကြီးကျောင်းတိုက်တာအဆောက်ဦးကြီးတွေဘယ်လိုလုပ်ဖြစ်တာလဲဒီငွေမရှိဘယ်လိုလုပ်ဆောက်လုပ်ရမှာလဲလို့ပြောပြရမရှိဘူးလားရှိတယ်တထာတရားရှိတယ်အရှိတုံးကဘုရားရှင်လက်ထက်တော်တုံးကတော်တော်ကောင်းတွေရှိကြတယ်မြတ်စွာဘုရားရှင်ရဲ့တရင်သုံးနေထိုင်တော်မူတဲ့ဉာဏ်တော်တွေတထာတော်ဒေသတွေမှာဒီထိုင်တော်မူကြတဲ့ဉာဏ်တော်ပြီးဒကာဒကာမတွေကလိုအပ်တဲ့အခါမှာလိုအပ်တာကို လူတန်းပေးလူကြတယ်။ဒါပေမဲ့ဒီရန်တော်များဘေးထိမှာဘာလူတလဲဆိုတာကိုမသိတဲ့အတွက်လူတန်းလူမရဖြစ်နေကြတယ်။ဒီတော့မြတ်စွာဘုရားရှင်ကိုရှောက်ထားကြတယ်။တပည့်တော်တို့ကတခြားတစ်ပါးသောဝိလံနဲ့နေရာမှာနေထားတဲ့အတွက်ဘေးရန်တော်ကဘာလူအပ်တလဲဆိုတာမသိပါဘူးဗျာ။ဒီရန်တော်ကြီးကိုလူအပ်တဲ့အခါမှာလူအပ်တဲ့ပစ္စည်းလေးပါးကိုလူတန်းနိုင်ခွင့်ဆိုတာကိုဇေကြီးနဲ့များတပည့်တော်တို့ရနိုင်ပါသလဲ။ဒီခါမှာမြတ်စွာဘုရားရှင်ပြန်ပြူတော်မူတာလေးရှိတယ်ပေါ့နော်။မိကိုယ်တော့ဘယ်လိုမှတန်းရိုက်ခံယူပိုင်ခွင့်မရှိဘူး။မိမိတို့သိတည်ညိုတဲ့ယဟန်တော်တစ်ပါးကျောင်းတစ်ကျောင်းမှာတည်င်းသုံးနေထိုင်နေဆိုကြသူ။အဲ့ဒီကျောင်းမှာလည်းပဲကျောင်းရဲ့ကတ္တိယရှိတယ်ဆိုကြသူ။ဒီကျောင်းကပိယသံမာမိမိကယန္တုနဲ့အဆက်တဲ့တသောတန်အဆက်ပစ္စည်းကိုအတန်ပြီးထားခဲ့တယ်တသောတန်ယန္တုနဲ့အဆက်တဲ့ပစ္စည်းကိုကပိယသံမာလူတန်းထားပါတယ်ရှင်ပြအလိုရှိတဲ့အခါမှာအလိုခံတော်မူပါအဲ့လိုသူကမလျှောက်ဘူးဒီယဟန်တော်ကသွားရောက်ပြီးအလိုခံပိုင်ခွင့်မရှိပါဘူးခုနကကပိယကလာလျှောက်ထားရတယ်ရှင်ပြာတဂါမဘသူတဂါဘသူကတော့ဖြစ်တသောတန်ရဟန်းတို့နဲ့အဆက်ပစ္စည်းကိုတပြည့်တော်ဆံမှာအံ့တံပြီးလူတန်းသွားပါတယ်အဲ့ဒီတော့ပဲရှောင်းရင်လူအပ်တဲ့အခါလူအပ်တယ်လို့ပြောခင်မရှိပါဘူးပြောပါဖြစ်လေတပြည့်တော်မှာအံ့တံသွားပါတယ်လို့ပဲပြောတာမဟုတ်ဘူးလားသူကမဖိတ်ဘူးလူတဲ့အခါတောင်းပါလို့မဖိတ်တဲ့အတွက်တောင်းလို့မရပါဘူးပြန်ကြည့်လိုက်လူတဲ့အခါတောင်းပါလို့မဖိတ်သေးနဲ့တောင်းရင်တဏှာကိုအလိုလိုက်တာမဟုတ်ဘူးလားဘီနီတော်ကြီးသိသိမ့်ွေးတယ်နော်တိတ်နဲ့ချစ်စရာကောင်းတယ်တဏှာဖြတ်သေးရဲ့လို့ထင်တဲ့ပုဂ္ဂိုလ်အတွက်လိုက်နာဖို့ကောင်းတဲ့ဘီနီတော်ကြီးပဲလို့မပြောနိုင်ဘူးလားပြောနိုင်တယ်မဖိတ်ထားတဲ့တောင်းရင်အဲ့ဒီပစ္စည်းမအပ်တော့ဘူးနော်တောင်းလို့မဖြစ်တော့ဘူးနောက်တစ်ခုဝေလူခံပြီးတော့ဦးဇင်းတို့ကျောင်းတည်ဆောက်နေ။အဲ့ဒီကျောင်းပေါ်တက်တဲ့အခါတိုင်းအာဘတ်တင်နေ။အာဘတ်တန်းလန်းနဲ့ပြီးရင်အတယ်လေးပုံတစ်ပုံပုံရောက်လိမ့်မယ်လို့ငါဖျားဟောတယ်။ဒါဆိုလို့ရှိရင်ဦးဇင်းတို့ကိုယ်တိုင်ဝေလူခံပြီးတော့ကျောင်းတည်ကိုဆောက်လို့မယ်ဆိုရင်ရဟန်းတော်တွေတင်းသုံးဖို့ရန်အတက်အခက်ခဲမဖြစ်သွားဘူးလား။ဖြစ်သွားတယ်။ဒါကြောင့်မိမိတို့ရဲ့ကြည်ညိုမှုကိုခံနေရတဲ့မိမိတို့ကလည်းကြည်ညိုလို့ထောက်ပံ့နေတဲ့ယန္တောများအာဘတန်လန်းနဲ့ဒီဆုံးသွားလို့ပြန်လုံသွားလို့အပေလေးပုံပြသွားတယ်ဆိုရင်ဒီကရမတွေရဲ့အကြောင်းနဲ့မကင်းဘူးလို့မပြောနိုင်ဘူးလားဒါဆိုရင်မိမိတို့ဘက်ကလည်းအဆက်ဆက်နဲ့လူတန်းဖို့လိလာဖို့လည်းမလိုဘူးလားလူတယ်ဆရာသမားများဘက်ကလည်းပဲသာသနာတော်ကိုချီးမြှောက်ထောက်ပံ့ပြီးသာသနာတည်ဆိုးရှည်ရေးအတွက်we need ဒီကနေစီဖို့ယန္တောများဘက်ကလည်းပဲဆောက်ရှောက်ထိန်းသိမ်းကြပါလို့ဦးဇင်းကတော့မြတ်တန်ရက်ခံခြင်းပါတယ်နော်။ဘာဖြစ်လို့လဲဦးဇင်းတို့သာသနာတော်ကြီး we need ဒီတော့ရင်တည်ဆုံးသွားမှာဖြစ်ပါတယ်။လောကကြီးမှာဘုရားသာသနာကိုယ်ဆုံးသွားပြီတည်ဆုံးသွားပြီဆိုရင်လောကကြီးတဖန်ပြန်ပြီးမှောင်သွားမှာဖြစ်တယ်။နော်။လောကမှာနေ့နဲ့ညနဲ့ဆိုတဲ့အလင်းမရှိဘူးလား။အလင်းနဲ့အမှောင်နဲ့ရှိတယ်။ဒါပေမဲ့တကယ်အလင်းတော့မရှိဘူး။လက်သာဘုရားရှင်ဖွင့်ထွန်းလာပါမှတကယ်အလင်းရောင်ဆိုတာဖြစ်ထွန်းလာပါ။ဒါကြောင့်ဘုရားသာသနာကွဲသွားရင်လောကကြီးပြန်လည်ပြီးတော့မှောင်သွားဘူးလား။မှောင်သွားမယ်။ဒါကြောင့်မို့ဉာဏ်တော်ပြည့်တတ်တွေဦးစင်းတို့ကတော့ကဘာနဲ့ဆက်ဆံခြင်းဆိုတဲ့တောင်းပန်တစ်ခုကိုယူထားရတော့ဦးဇင်းတို့ဗုဒ္ဓဘာသာနဲ့သက်သက်ပြီးတော့နောက်တိုင်းနိုင်ငံတွေရဲ့အနေအထားတွေကိုဘုရားစွာတိခွင့်ရလာပါတယ်။ပြီးခဲ့တဲ့နှစ်ကပဲဦးဇင်းတပြေးတယောက်ဖြစ်တဲ့ဩစတြေးလျနိုင်ငံသားဦးဇင်းကိုရှောက်ထားခဲ့ဘူးတယ်။ရှင်ပြားတပြေးတော်တို့ဩစတြေးလျတိုင်းပြည်မှာနှစ်စဉ်ဆိုသလိုဗုဒ္ဓဘာသာကိုကြီးညိုကိုးကွယ်တဲ့ပုဂ္ဂိုလ်တွေစတဲ့တဲ့ဘိုးတိုးတိုးပြီးတော့လာတယ်ဗျာ။ဖိတ်ဝမ်းသာဖို့မကောင်းလား။မောင်နေတဲ့နောက်ဆိုင်နိုင်ငံတွေအလင်းမရလာဘူးလားရလာပြီဥစဉ်တို့တိုင်းပြည် လင်းနေရာကနေပြန်မောင်းသွားရင်ကောင်းမလား?မကောင်းဘူး။မိမိတို့အခုညက်တဲ့ညာလုံးကဘယ်တဲ့ကိုသာသူနေလဲ?အနောက်တိုင်းနိုင်ငံတွေရဲ့တိုးတက်မှုဘက်ကိုဦးမတည်နေဘူးလား?ဦးတည်နေတယ်။ဦးသင်းရဲ့တပည့်တစ်ယောက်ဖြစ်တဲ့လာဗီယာတိုင်းပြည်ကခရစ်စတန်လူမျိုးတစ်ယောက်အကြောင်းနည်းနည်းပြောပြဦးမယ်နော်။ဒီပါပြောလေ။လွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကဖောက်တွဲရကိုရောက်ခဲ့ဘူးလေ။တပည့်တော်ဗုဒ္ဓဘာသာမဟုတ်ပါဘူး။တပည့်တော်ခရစ်စတန်လူမျိုးပါ။ဒါပေမဲ့ခရစ်စတန်အကြောင်းလေးဘာမှကောင်းကောင်းမသိဘူး။တပည့်တော်တို့တိုင်းပြည်ကာမဂုဏ်သိပ်ထူပြောတယ်ဗျာ။တပည့်တော်လည်းသိပ်ပျော်ခြင်းလေ။ကာမဂုဏ်ခံစားရင်ပျော်မယ်လို့ခင်လို့ကာမဂုဏ်တွေကိုမိဂုဏ်ရန်ကိုတပည့်တော်အမျိုးစုံနေစွာပဲခံစားခဲ့ပြီးပြီ။မပျော်ဘူးဗျာ။သင်္ကန်းသွားပြီတပည့်တော်မိတ်ဆွေတွေကတပည့်တော်ကိုပြောတယ်တရားအထုတ်ရင်ချမ်းသာတယ်ဆိုလို့တပည့်တော်ဇာပီးတရားအထုတ်တာတရားအထုတ်တော်လေးဦးသင်ကအာနာပါနကမ္မဋ္ဌာန်းဘယ်လိုအထုတ်ရမလဲစနစ်တကျသုံးသင်ပေးလိုက်တော့ငါးရက်လောက်ကြာတဲ့အခါမှာသမာဓိဖြည့်ပြီးတော့ခန္ဓာကိုယ်ကြီးကလေထဲမြောက်တဲ့ဒီနေသလိုပော့ပါချမ်းသာပြီးနေတယ်ဦးသင်ကိုတရားလာလျှောက်တယ်ရှင်ပြာတပည့်တော်ဒီနေ့ဘဝမှာတစ်ခေါက်မှမခံစားခဲ့ဘူးတဲ့ချမ်းသာမှုတရားတွေကိုရရှိတယ်ဗျာတရားအထုတ်တာချမ်းသာတယ်ဆိုတာတကယ်မှန်တာပဲလက်တွေ့ပဲသူမပြောသားဘူးလားပြောသားတယ်အဲ့ဒီကာမဂုဏ်တွေကမိမိတို့ကိုချမ်းသာအောင်တော့လုပ်မှာမဟုတ်ပါဘူးဒါကြောင့်မိမိတို့ဘက်ကနေပြီးဘဝရရှိထားလို့စားဖို့ဝတ်ဖို့နေဖို့ချမ်းသာရေးအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းရမယ်ဆိုတာမှန်တော်လေအဲ့ဒီကာမဂုဏ်တွေကိုပန်းနိုင်ထားပြီးလမ်းစဉ်တွေကိုတော့ဖောက်ပြန်သွားအောင်ခွင့်ပေးလို့ကောင်းပါမလားမကောင်းဘူးဒါကြောင့်မိမိတို့ဘက်ကနေပြီးတော့ဓာရီကိုတတိထားဖို့လိုတယ်ခန္ဓာ၅ပါးကစပေးတဲ့မှားရည်နဲ့ပန်းနိုင်တွေကိုတတိလက်လုံးနဲ့လိုက်ပြီးချုံခံဖို့တော့မကြိုးစားကြနေဘောအဲ့ဒီလိုလုပ်ရင်ဘုံတို့ဝန်ပိုးကြီးချမ်းသာရတဲ့ဘဝကလွတ်မြောက်နိုင်ပါမလားဘယ်တော့မှမလွတ်မြောက်နိုင်ဘူးဒီလိုဒီလိုမျိုးအမှားရင်းတွေဖြစ်ရခြင်းကိုကြည့်လိုက်ရင်မှန်ကန်တဲ့ဘုဒ္ဓတာမရှိလို့ဆိုတာမိမိတို့သိကြပြီ။မှားရင်းနဲ့ပုံစံနဲ့မိမိတို့ဝန်တော့ဝန်ပုံးကြီးကိုထမ်းခဲ့တဲ့အတွက်ကြောင့်မိမိတို့မလိုလားအပ်တဲ့အကျိုးရလဒ်တွေဖြစ်ပေါ်သွားဘူးနော်။ဖြစ်ပေါ်သွားတယ်။သုံသဆိုတဲ့ပုဂ္ဂိုလ်ဘဝကြီးငရဲမှာအခုထိကျက်နေတုံးပဲ။ခုနကကြိတ်တာက၄ဦးကတော့သူရဲ့ဆွေမျိုးသားချင်းတွေကအခုတို့ပြုတ်ပြီးတော့အညာတန်းဖေးဝီလိုက်တဲ့အတွက်ခုတို့ရဲ့အဖို့စ်ကိုရပြီးတော့စီးတင်ချမ်းသာနေတော့ဖြစ်သွားကြပြီလို့ကြမ်းကြမ်းထဲပေါ်ပြပါတယ်ဂျက်စကုတောင်ကရမ်းပြိတာတွေရမ်းမပြိတာတွေကတော့အခုတက်တိကိုပြိတာပေါ်ကနေနေထိုင်နေကြသေးပဲလို့ပြောရမှာပဲအမိတို့ကဘယ်လန်းသွားမှလဲဖြစ်ချင်တာသုံးနာလမ်းလိုက်မလားအလေးလနဲ့တောင်းပန်မှန်နဲ့ရောင်းဝယ်ခဲ့တဲ့အမျိုးသမီးလျောက်နောက်ကလိုက်မလားရန်တော်တွေကဘယ်နောက်လိုက်ကြမလဲစဉ်းတော့စဉ်းစားရမှာပေါ့ဟုတ်တယ်မလားသာသနာတော်မှာနေထိုင်ရင်ဝိနည်းနဲ့အညီနေထိုင်မှရန်ဘဝအတိတ်တွေရှိတယ်ချမ်းသာတယ်ဘုရား၂၈သေသောတိခါဘုဆိုတာဘုရားတဆူတဆူဖွင့်သာမှဘုရားဉာဏ်တော်နဲ့သတ်မှတ်ကြားထမ်းသေးနိုင်တဲ့သီလတိခါဘုတွေမိမိပုဂ္ဂိုလ်ကမှဒီတိခါဘုတွေကိုသတ်မှတ်မပေးနိုင်ဘူးသာသနာတော်ကြီးကိုတည်ထောင်ခဲ့တဲ့မြတ်စွာဘုရားရှင်စေတယံတို့သီလတိခါဘုတွေကိုမြတ်မြတ်နိုးနိုးဖြူဖြူစင်စင်နဲ့ဆောက်ရှောက်သိမ့်သိမ့်မယ်ဆိုရင်တော့အပင်ဝုစင်းရဲ့ဒုက္ခကနေပြီးတော့လွတ်မြောက်နိုင်တဲ့အကြောင်းထောက်ခံကောင်းစွာရကြလိမ့်မယ်။ဒါဆိုရင်တိလကိုမြတ်စွာဘုရားရှင်ရှင်းဖို့ပြောတာဉာဏ်တော်ဒီပေါ်မှာထားတဲ့မေတ္တာတရားပဲမဟုတ်လား။ဒီတရားကိုမဆောက်ရှောက်သောဘူးဆိုရင်ဉာဏ်တော်ဒီလည်းပဲဒုက္ခိဘုံကနေလွတ်မြောက်ဖို့ဖြစ်နိုင်ပါမလား။ဥကောင်းတလုံးရှုံးပြီးတော့ကာမဂုဏ်လည်းမခံစားရတဲ့အခြင်းပြန်လုံးတဲ့အခါကျတော့ပြိတာဖြစ်ရမယ်ဆိုရင်ကောင်းမလား? ေးအဲ့ဒါဒကာဒကာမကြီးတွေလည်းအဲ့လိုဖြစ်အောင်ထောက်ပံ့တဲ့ပုဂ္ဂိုလ်တွေထဲငါတို့မပါကြစီနေပေါ့ဟုတ်တယ်နော်ဒါဆိုရင်ဘုံတို့ဝန်ပုဂ္ဂိုလ်ထမ်းဆောင်သူတွေပုံစံမမှန်နဲ့ထမ်းဆောင်ပြီးရင်လမ်းစဉ်ပန်းရင်းစွာနဲ့ဖြတ်တန်းခွင့်ပေးပြီးရင်ပန်းတိုင်းတွေမကုန်နိုင်ပဲဒါဆိုလို့ချင်းဘုံတော်ဘုံပိုးဆိုတဲ့တရားတော်ကိုဟောကြားတော်မူပြီးတဲ့နောက်ဘုံတော်ဘုံပိုးကိုထမ်းဆောင်တဲ့သူကိုငါဖျားဟောမည်ဘုံတော်ဘုံပိုးကိုထမ်းဆောင်သူကိုဟောကြားပြီးတဲ့နောက်ဘာကိုဆက်ပြီးဟောကြားတော်မူမည်လဲလေဘုံတော်ဘုံပိုးကိုခံယူကြောင်းတရားကိုငါဖျားရှင်ဆက်ပြီးမိတော်မူမည်ကတနေသာသိခွေပါရာဒါနံဘုံတော်ဘုံပိုးကိုခံယူကြောင်းတရားဆိုတာဒါလေရာယံတဏပေါ်သောဘဝိကာနန္ဒီရာဂသာကသာတတရာတတရာပိနန္ဒီနိတိယာတိတံကာမတဏဘဝတဏဝိဘဝတဏအချင်းတဏဆိုတဲ့တရားရှိတယ်ဒီတဏဆိုတဲ့တရားဟာဘဝတစ္ဆံကိုဖြစ်စေတတ်တယ်ဘောနောဘဝိတာဘဝတိတ္တံကိုဖြစ်စေတတ်တယ်နန္ဒီရာဂသဟကတာနှစ်သက်တဲ့ချင်းနန္ဒီရာဂနဲ့တကွဖြစ်တယ်တတရတတရာပိနန္ဒီနီထိုထိုရောက်ရာဘဝထိုထိုအာယုန်တွေကိုလွန်စွာနှစ်သက်တဲ့ချင်းရှိတယ်ဒီတရားကဒီလိုဖြစ်ပေါ်စီတာလေတဏှာဆိုတဲ့တရားဣတနာဆိုတဲ့တရားကဘဝတည်းတခံကိုဖြစ်ပေါ်စေတယ်ခန္ဓာရဲ့ဝန်ကိုပုံစံမှန်မထမ်းခဲ့တဲ့ပုဂ္ဂိုလ်ရဲ့တဏှာကပုံစံမှန်သားမလားမဆန်နိုင်ဘူးဣတနာကဘဝတည်းတခံကိုဖြစ်ပေါ်စေကြောင်းကိုလက်တွေ့စိတ်စဉ်ပိုင်းနဲ့ဥစဉ်ဟောကြားပေးလိုတဲ့သန္ဓေတတ်ရှိပါတယ်တရားနာပြည့်စက်တွင်နာယူလိုတဲ့သန္ဓေရှိကြရဲ့လားရှိတယ်ဘုရားရဲ့စေစဉ်ကိုဘုရားရှင်ဆိုလိုတဲ့အတိုင်းတည်ပြီးလိုတဲ့အတွက်အချင်းယုံပြီးတော့ဒီနေရာလေးဒီလရှင်စဉ်တမာတိရှင်စဉ်ပညာရှင်စဉ်ဘယ်လိုရှင်းရမလဲဉာဏ်သာပြတတ်ကိုဉာဏ်ကံသေးလာတဲ့အတိုင်းဟောချတော်ပြီးမှဖြစ်တယ်နော်ဘုရင်တို့လောကမှာဘုရားပွင့်တော်မူလာတော့ဒီလရှင်စဉ်တမာတိရှင်စဉ်ပညာရှင်စဉ်ဒီသီလသိက္ခာသမာဓိသိက္ခာပညာသိက္ခာဆိုပြီးတော့သိက္ခာ၃ရပ်ကိုသွန်သင်ပြီးသွားတော်မူခဲ့ဘူးလားဟုတ်ကဲ့လေ55ပါးပတ်လုံးဟောကြားတော်မူခဲ့တဲ့တရားတော်တွေဘလောက်ပင်များများအချင်းချင်းလိုက်ရင်တော့မြခင်၈ပါးထဲအချုံးဝင်သွားကြတယ်ဒီထက်ပိုပြီးအချင်းချင်းလိုက်ရင်တော့ခြင်းစဉ်၃ရပ်ထဲကိုအချုံးဝင်သွားကြတယ်တရားနာပြတတ်ပြီသီလရှင်စဉ်ရသဗျာဘာဖြစ်လို့ဖြစ်စီလိုရတလေလို့နေရင်ဘယ်လိုဖြေကြမလဲအဖြေတိကြလားမတိဘူးဟုတ်ပြီမတိလို့ဘာမှအားမငယ်ပါနဲ့နော်ဒီနေကုန်းကိုယောဂီတော်ကောင်းတွေလူယောဂီမျိုးသားယောဂီအမျိုးသမီးယောဂီတွေလည်းနေဘူးလေမျိုးသားယောဂီမျိုးသမီးယောဂီတွေမှမကဘူးသာသနာဝန်ထမ်းနေတဲ့ရှင်ဟန်းတွေလည်းနေဘူးတယ်ငံကန်တဲ့အခြေကိုရခဲ့တာနေတယ်အဲ့ဒီအချိန်မှာဥစဉ်ကောင်းတဲ့အသွေးလေးတစ်ခုဝင်လာတယ်ဟောလူတွေမှားတာကတော့ကိစ္စမရှိဘူးသာဖို့နေအတွက်တောင်းကြဗျာပါရညာနေကြတော့တရားဓမ္မကိုကိုယ်တိုင်လေ့လာပိုင်တွင်အခွင့်အရေးရကြလို့မှားကြတာပဲ။တိသာသနာပြုကြတဲ့ရှင်ဟန်းတွေကသီလရှင်စဉ်ကိုဘာဖြစ်လို့ဖြစ်ရမလဲဆိုတာကိုပုံစံမှန်မသိဘူးဆိုရင်သူများပြန်ပြောတဲ့အခါစံပါတော့မလား။ဒါနဲ့ဦးနေလေးစဉ်းစားမိတယ်လောကကြီးမှာရှင်စဉ်တွေအမျိုးမျိုးအယူဝါဒတွေအမျိုးမျိုးဖြစ်နေရတာဒါကြောင့်ပဲလို့သဘောပေါက်မိတယ်။ဘာဖြစ်လို့လဲ။မင်္ဂလာနေ့ဘုသူတ္တရှာမိမှုအာနေနေကြတယ်။မင်္ဂလာနေ့ဘုသူတ္တရှာမိမှုအာနေတော့မင်္ဂလာနေ့အတွေ့အကြုံမင်္ဂလာနေ့အလုပ်တွေ မဖြစ်လာတော့ဘူးတိလာချင်းဆိုတာဖြစ်လို့ချင်းရမယ်ဦးစင်းတို့ဘဝတစ်ခုမှာနေ့တူဘဝကာလတစ်ခုမှာပဲကံ၃ပါးကိုဦးစင်းတို့ထူထောင်နေကြတာမဟုတ်ဘူးလားကာယကံဝစီကံမနောကံဆိုတဲ့ကံ၃ပါးကိုထူထောင်နေကြတယ်အဲ့ဒီကံ၃ပါးထဲမှာကံကံနဲ့ဝစီကံဒီမင်းသားထင်သာတဲ့တရားတွေလည်းမဟုတ်ဘူးလားဟုတ်ပြီမနောကံဆိုတာကမြင်နိုင်ရဲ့လားမြင်နိုင်ဘူးမနောကံမိမိစိတ်ဘာတွေဖြစ်တယ်ဆိုတာကိုရောသိနိုင်လားမသိနိုင်ဘူးဟုတ်လားမိမိစိတ်ဘာဖြစ်လဲဆိုတာကိုမသိနိုင်ဘူးသိဖို့လွယ်လားသိတော့သိနိုင်တယ်နော်အားလုံးအတွက်ဖြစ်နိုင်ရဲ့လားတတိရှိတဲ့သူအစင်းငင်းညာရှိတဲ့သူတော်လည်းသိနိုင်တယ်တတိမရှိတဲ့သူအစင်းငင်းညာမရှိတဲ့သူသိနိုင်မလားဒါဆိုမိမိတို့စိတ်သိဖို့ဆိုရင်တော့ကျမ်းစာပြည့်တတ်တွေတတိရှိကြဖို့တော့မလိုလားဒီနေ့တောင်ကာလတတိကင်းလို့ပြီးအလုပ်တွေလုပ်နေတာနဲ့တတိရှိတဲ့အချိန်ဘယ်ဟာပုံများလဲတတိကင်းလို့ပြီးလှုပ်လှုပ်နေတာပုံများတယ်ကာမဂုဏ်အာယုန်တွေနောက်လိုက်နေတဲ့တတိကိုမှန်ကန်တဲ့တတိလို့မခေါ်ဘူးကမ္မထာအာယုန်ကိုရှုမှတ်ပွားများနေတဲ့တတိကိုသာလျှင်မှန်ကန်တဲ့တတိလို့ဘုရားကဟောတယ်ဒါဆိုရင်ဒီနေ့တောင်မှာဒီတတိပဲဖြစ်နေတယ်တတိတော်မဟုတ်ဘူးကာမဂုဏ်ဒီပေါ်မှာပြီးပြီးဖြစ်ပေါ်နေတဲ့အသည့်တစ်မျိုးတင်ညာတစ်မျိုးလို့တော့ပြောရတယ်ဟုတ်ပြီမနောကံကြောင့်မပြောခင်ပေါ့ဒီကာယကံနဲ့ဝစီကံဆိုတဲ့ဒီကံနှစ်ပါးဖြူခင်သွားဖို့သီလရှင်စဉ်ကိုရှင်းလိုက်ရင်ဖြစ်နိုင်လားအာဘသီလဒီနေ့နိမိတ်ကိုဆောက်လိုက်ကြတယ်သူ့တက်မတတ်ဘူးကာယကံလားဝစီကံလားသူဥစ္စာမယူဘူးကာယကံလားဝစီကံလားကာမမှု၌မှားရင်းစာမသိဘူးဘူသာစကားမပြောဘူးဒါဆိုရင်ငါးပါးသီလအထဲမှာမနှုတ်ကံလုံခြုံဖို့ပါလားမပါဘူးကာယကံဝစီကံလုံခြုံရေးအတွက်သီလရှင်းစဉ်ကိုရှင်းရတယ်ဒါဆိုရင်ဓာတ်ရိုက်အဖြစ်ဟာသာကိုပြောရမှာပဲနော်ဒီလားချင်းစဉ်ကိုချင်းချင်းဒီကာယကံဝစီကံရှုခြင်းအောင်လုပ်ဖို့ပဲမနောကံဖြူခြင်းရဲ့အတွက်ဒီလားချင်းစဉ်တောင်းဝန်ယူပေးနိုင်မလားသူတက်မတတ်ဘူးလို့ဘာမှဒီလားဆောက်ရှောက်ထားတယ်ရှင်လေးလည်းကြိုက်တယ်စိတ်ထဲမှာတက်ပြင်းတဲ့စိတ်ကလေးတစ်ခါပြန်မဖြစ်ဘူးလားဖြစ်တယ်လက်ကလေးတောင်မှမရေလိုက်ဘူးလားဟောတတိယသားတယ်ဟောငါးပါးဒီလားကုန်ကြီးကြီးကယူထားတယ်လေစိတ်သေးတော့ဖောက်ပြန်ခွင့်မရှိဘူးလားဒါဆိုရင်သီလရှင်းစင်သည်မနောကံဖြူစင်ရေးအတွက်ဇာဘောမယူနိုင်ဘူးကာယကံနဲ့ဝစီကံဖြူစင်ရေးအတွက်ပဲဇာဘောယူပေးတယ်ယန္တုရဲ့သီလစိက္ခာပုတ်229ဆိုတာညာလေဆိုတာမှန်တော်လေကာယကံဝစီကံဖြူစင်ရေးအတွက်သာဖြစ်တာပါမနောကံအတွက်မပါဘူးဒါဆိုလို့ရှိရင်ဒီလိုသီလစင်စင်ကိုကာယကံဝစီကံစင်တဲ့အောင်ဖြူစင်အောင်ဆောက်ရှောက်ထိန်းသိမ်းလို့တဲ့ညံတော်ကောင်းတွေကောလူတော်ကောင်းတွေကောသီလနဲ့နေကြတယ်ဒီလိုသီလနဲ့နေတော်ညာလေးပဲကိုယ့်ရဲ့စိတ်ကိုသတိဉာဏ်ရှင်ပြီးတော့သတိပြုပြီးနေထိုင်လာတဲ့ပုဂ္ဂိုလ်သီလညနဲ့မညုံရဲနိုင်ဘူးဘာဖြစ်လို့လဲမစင်ကြယ်မှုဆိုတဲ့တရားစိတ်မှာသိမဖြစ်ဘူးလားမစင်ကြယ်မှုဆိုတဲ့တရားစိတ်ထဲမှာလုံစွာတနေ့တာမှာဖြစ်နေတာအလွန်မဲမများဘူးလားများတယ်ရုပ်ရှင်ရိုက်တယ်လို့သာမိမိရဲ့စိတ်ကိုရိုက်လို့ရမယ်ဒီစိတ်ကိုရိုက်ပြပြီးတော့ပုဂ္ဂိုလ်တခြားသောပုဂ္ဂိုလ်တွေကိုပြမယ်ဆိုရင်ပြရဲပါမလားမပြရဘူးဘာဖြစ်လို့လဲဒီစိတ်ဟာတိတ်ကိုမြင်မှန်းနေတယ်ဒါကြောင့်မို့ဒီလောက်ကိုမြည်မြည်စင်စင်နဲ့ဆောက်ရှောက်ထိန်းသိမ်းတဲ့ပုဂ္ဂိုလ်ပင်ဖြစ်တော်ညာလေးပဲ တတိတံတစဉ်ဉာဏ်ရှင်ပြီးမိမိစိတ်ကိုတတိထားပြီးနေထိုင်လာတဲ့အခါမှာမိမိစိတ်ရဲ့ဉာဏ်နှံနေမှုကိုမြင်နေသေးတယ်။မိမိရဲ့စိတ်ရဲ့ဉာဏ်နှံမှုကိုများစွာမြင်နေရတဲ့အခါမှာမိမိကိုယ်ကိုမိမိအားမရဘူး။ကိုယ်စိတ်ကိုဖြူစင်သွားအောင်လှုပ်လှူတဲ့ဆန္ဒသက်တွေဝင်နေကြတယ်။အဲ့ဒီလိုပုဂ္ဂိုလ်ဒီအတွက်မြတ်စွာဘုရားရှင်ကသမာဓိစင်ကိုဆက်ပြီးသင်တာပဲ။သမားကြီးဖြစ်စဉ်မှာကမ္မထံဗနမျိုးသင်တယ်လို့တရားနာပြစ်ပတ်တည်ထားလေကမ္မထံ၄မျိုးတဲ့အဲ40ပါနော်၄မျိုးနဲ့40နဲ့နည်းနည်းစားစားတယ်နဲ့ဒီပါရဲ့နော်ကိုရှင်ရဲ့ဖြစ်တဲ့ကဒကမကြီးကအားရပါရပဲသူခြေလိုက်တယ်၄မျိုးပါဗျာတဲ့ဟုတ်ပြီနော်ကဲ၄မျိုးဆိုတာကိုပြင်လိုက်တော့ဗနမျိုးလဲ40ပါအဲ့ဒီကမ္မထာန်40များနေသေးတယ်ထပ်ပြီးတော့နည်းနည်းလေးအချင်းချုံလိုက်ကြစို့နော်အဲ့ဒီကမ္မထာန်40ထဲမှာကမ္မထာန်30ကအပ္ပနာသမာဓိလို့ခေါ်တဲ့ဇန်သမာဓိကိုစိုက်ပါလေကျန်တဲ့ကမ္မထာန်10မျိုးကဇန်သမာဓိနာကတ်နေတဲ့ဥပဇာရသမာဓိကိုစိုက်တယ်ဒါဆိုရင်အပ္ပနာသမာဓိနဲ့ဥပဇာရသမာဓိ2မျိုးလို့မပြောနိုင်ဘူးလားသစ္စာပြရှင်ကသမာဓိဘိက္ခူဘာဝိသသမာဟိတောဘိက္ခူဘိက္ခူယထာဘူရံပသနာတိစိတ္တယံတို့သမာဓိကိုထူထောင်ကြသမာဓိရှိတဲ့ပုဂ္ဂိုလ်ဟာဟုတ်တိုင်းမှန်စွာသိတယ်နည်းလေစဉ္ကြံတဲ့ပြောကြသူသမာဓိမရှိတဲ့ပုဂ္ဂိုလ်ဟုတ်တိုင်းမှန်စွာမသိနိုင်မမြင်နိုင်ဘူးဒါဆိုရင်ဆရာတင်တာသမာဓိဘယ်နှမျိုးပဲသင်တယ်လေဥပဇာရသမာဓိနဲ့အပ္ပနာသမာဓိ2မျိုးပဲသင်တော့ဟုတ်တယ်မှန်စွာရုပ်တည်နံတွေသုံးတရားသုံးတရားတွေကိုသိရအတွက်ဆိုရင်တော့ဥပဇာရသမာဓိတော်၎င်းအပ္ပနာသမာဓိတော်၎င်း2မျိုးမျိုးတော့ထူထောင်ဖို့မလိုလားလိုတယ်မိမ့်မှန်သွားရလမ်းကိုဘာလို့ခေါ်လဲမိမ့်မှန်သွားရလမ်းကိုလက်ကင်ရှိပါလို့ခေါ်တယ်မြတ်ရင်ရှိသောအဲမှာသမာသမာဓိဆိုတာမရှိဘူးလားမြတ်စွာဘုရားရှင်ဓာတ်ရိုက်သမာသမာဓိဆိုတာဘာပါလဲဆိုပြီးမေကွန်းလေးမေးပြီးကိုယ်တိုင်ဖြေထားတယ်ပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသတုတ္တဇန်သမာဓိကိုသမာသမာဓိလို့ခေါ်တယ်ဒါဘုသူစကားလဲဘုရားစကားတော့ဘယ်ဦးဇင်းတို့သာသနာလောကမှာပြည့်ရတိသင်ကြားတဲ့အခါပေါ့ဓမ္မစီရတန်းရောက်တဲ့အခါဓမ္မစီရစာပေတွေကိုဓမ္မစီရဖြေဖို့ပဲဖြစ်ဖြစ်စာပေကိုတက်မြောက်ဖို့ပဲဖြစ်ဖြစ်လေ့လာကြပြီဆိုရင်ဤစနစ်လေးတစ်ခုရှိတယ်ပေါ့နော်ဤစေဒီဘကနီးလို့ခေါ်တဲ့အလဲကိုချောလင်းကြတဲ့နီးပေါ့ဥစဉ်တို့မွေးတကောင်ကိုအလဲကနေကင်ပြီးကြလိုက်ရင်မင်းနဲ့ကောင်းမမြင်ဘူးလားမြတ်စွာဘုရားရှင်ကပထမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်ကိုသမာသမာဓိလို့ပြောတာမွေးလေကောင်းကိုဂိုင်ပြလာတာအဲ့ဒီပထမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်မတိုင်ခင်လေးမှာဥပ္ပဇာရသမာဓိမရှိဘူးလားရှိတယ်အဲ့ဒီဥပ္ပဇာရသမာဓိလွန်မြောက်သွားတဲ့အခါမှာပရမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်ဆိုပြီးရူပဇန်ဆိုတာရှိတယ်။အဲ့ဒီရူပဇန်ပြီးသွားရင်အရူပဇန်ဆိုတဲ့အာဂတာနိသယတနာဇန်ဝိညာဉ်နိသယတနာဇန်အာသင်စင်ညာယတနာဇန်နေဝစင်ညာနာသင်ညာယတနာဇန်ဆိုပြီးအရူပဇန်၄ပါးလည်းရှိတယ်။ဒါကိုအမည်နဲ့ခေါင်းလို့ပြောကြစို့။ဒါဆိုရင်သစ္စာပြရှင်ရဲ့စကားတော်ကိုအမိပြုပြီးတော့ဝိတ္တိမဲ့ဆရာတော်ကဝိတ္တိမဲ့ဉာဏ်ကြီးကိုရေးသားတော်မူတဲ့ပြုစုတော်မူတဲ့ရှင်မဗုဒ္ဓဂေါသမထေရမြတ်ကဝိတ္တိမဲ့ထဲမှာဗာပြောတယ်စိတ်သာဝိတ္တိနာမသာဥပ္ပစာရအထသမပတ္တိယောနော်အဲ့တော့ဦးဇင်းတို့စိတ်သာဝိတ္တိစိတ်သာဝိတ္တိဆိုတဲ့စိတ်စင်ကြယ်ခြင်းဆိုတဲ့တရားဆိုတာဥပ္ပဇာရသမာဓိနဲ့တကွသမာဓိ၈ပါးစလုံးကို စိတ်တဝိတ္တိလို့ခေါ်တယ်ခုနကဥပဒါနာသမာဓိရဲ့ရူပဇံ၄ခုရဲ့အရူပဇံ၄ခုရဲ့ဒါဆိုရင်ဥပဒါနာသမာဓိနဲ့တကွသမာဓိစစ်သားသလုံးဆိုတာအဲ့ဒါကိုပြောတာပဲနော်ဒါဆိုရင်စိတ်ဤစင်ကြယ်ခြင်းရရှိဖို့အတွက်ကိုသမာဓိကိုထူထောင်ရမှာဖြစ်တယ်ဥပဒါနာသမာဓိတော်၎င်းအပ္ပနာသမာဓိတော်၎င်းတခုခုကိုမမီးတော့ထူထောင်ဖို့တော့လိုတယ်ဦးဇင်းတို့မြတ်စွာဘုရားရှင်လက်ထက်တော်ခါတော်ကပရိသတ်ဆင့်ဆင်ကိုကျင့်ကြံတဲ့ပုဂ္ဂိုလ်နှစ်မျိုးရှိတယ်ဒီနေ့တရားနာပြည့်စုံတဲ့ကောင်းဆောင်သိတယ်သမထဉာဏိကပုဂ္ဂိုလ် ਨੇ ဝိပဿနာဉာဏိကပုဂ္ဂိုလ်ဒီနေ့ဘာကိုပို့ပြီးတော့ကျင့်လို့ကြတဲ့ပုဂ္ဂိုလ်တွေများလဲဝိပဿနာဉာဏိကပုဂ္ဂိုလ်တွေပုံပြီးများတယ်သမထယာနိကပုဂ္ဂိုလ်ဆိုတာကသမာဓိကိုဇန်သမာဓိကိုဥစွာပြီးချောင်ပြီးတဲ့နောက်မှာဝိပဿနာဆင့်ဆင်ကိုဆက်ပြီးချင်းတဲ့ပုဂ္ဂိုလ်ကိုပြောတာဝိပဿနာယာနိကပုဂ္ဂိုလ်ဆိုတာကဇန်သမာဓိကိုမထူထောင်တော့ပဲနဲ့ဝိပဿနာကိုတည့်ရိပ်သွားတဲ့ပုဂ္ဂိုလ်ကိုပြောတာဒါဆိုရင်ဒီနေ့တရားနာပြည့်သက်တွင်သမထယာနိကပုဂ္ဂိုလ်နဲ့ဝိပဿနာယာနိကပုဂ္ဂိုလ်ဒီနှစ်မျိုးမှာကွာခြားမှုဘာပဲရှိသလဲသမာဓိကိုဇန်သမာဓိဆိုင်အောင်ဥစွာထူထောင်ခြင်းနဲ့မထူထောင်ခြင်းသာကွာပါတယ်ဝိပဿနာစခန်းကိုမြတ်စွာဘုရားရှင်သုံးသင်တဲ့အခါညွှန်ကြားတဲ့အခါမှာသမာဓိစခန်းပိုင်းမှာတော့ကမ္မထမ်း၄၀သင်္ေဆိုတာမှန်တော်လေးပဲဝိပဿနာချင်းစဉ်ကြတော့ကမ္မထမ်းနှစ်မျိုးပဲသင်ပါတယ်ရုပ်ကမ္မထမ်းနဲ့နာမ်ကမ္မထမ်းဆိုတဲ့ကမ္မထမ်းနှစ်မျိုးကိုပဲသင်တယ်မြတ်စွာဘုရားရှင်ကရုပ်ကမ္မထမ်းကိုသင်ပြီးဆိုရင်ပေါ့ဓာတ်ကမ္မထမ်းကိုစသည်သင်တယ်ဒါဆိုရင်ဝိပဿနာစသည်ရှုလို့တဲ့ပုဂ္ဂိုလ်ကဘာကနေစသည်ရှုရမလဲဓာတ်ကမ္မထမ်းကနေစပြီးတော့ရှုရမယ်ဝိပဿနာကိုတော့တည့်ရိပ်သွားခြင်းနဲ့မြတ်စွာဘုရားရှင်ကရုပ်ကမ္မထမ်းကနေစတင်လဲစာနာမ်ကမ္မထမ်းကနေတော့ဝိပဿနာယာနိကပုဂ္ဂိုလ်ဘယ်လိုမှစလို့မဖြစ်နိုင်ဘူးဝိပဿနာယာနိကပုဂ္ဂိုလ်တွေကရုပ်ကမ္မထမ်းကနေကလည်းဝိပဿနာကမ္မထမ်းကိုစပြီးရှုလို့ရတယ်အခါမြတ်စွာဘုရားရှင်ကရုပ်ကမ္မထမ်းကိုသင်ပြီးဆိုရင်ဓာတ်ကမ္မထမ်းကိုရှုဖို့ပြောတယ်ဓကမထံကိုသင်ပြီးဆိုတဲ့အခါမှာအချင်းဤအစဲဤဒီနှစ်မျိုးကိုပဲမြတ်စွာဘုရားရှင်သင်တော့ဓကမထံအချင်းဤနဲ့ရှုရင်လည်းရတယ်အချင်းဤနဲ့ရှုရင်လည်းဖြစ်တယ်အဲ့လိုရှုလိုက်လို့ရှိရင်တော့ဥပဇာရသမာဓိနေနေရှိကိုဆက်ရောက်သွားတယ်ဒီလိုမျိုးတကယ်ရှင်းစဉ်ကိုတကယ်လက်တွေ့စနစ်တကျဖြစ်နေတဲ့တိုင်းရင်သူတိုင်းရင်သားတွေနိုင်ငံသားသူနိုင်ငံသားတွေသာဝေကိုသိနေနိုင်ကြပြီဖြစ်ပါတယ်နော်ဟုတ်ပြီအဲ့ဒီတော့ဥစဉ်ကအာနန္ဒနာကမ္မထံကိုမပြောတော့ဘဲနဲ့ဓကမ္မထံဝိပဿနာယာနိကပုဂ္ဂိုလ်ဒီသိများတဲ့လောကကြီးမှာဝိပဿနာကိုတည့်ရိပ်သွားခြင်းနဲ့ဆိုရင်တော့ဆရာစကားကိုလိုက်လာဖို့မလိုဘူးလားဝိပဿနာတော့တည့်ရိပ်သွားမယ်ဒါပေမဲ့ဓကမ္မထံအချင်းကြီးအချင်းကြီးတစ်ခုမှမရှိဘူးဆိုရင်တော့ဝိပဿနာယာနိကပုဂ္ဂိုလ်ဖြစ်နိုင်ပါမလားဖြစ်နိုင်ဘူးဒါလေးတွေမျက်ဆောင်ပြချင်းပြောတဲ့စကားနဲ့မိမိတို့ဘက်ကနေပြီးတော့ပြန်လေသုံးသပ်ဖို့လိုပါတယ်ဦးဇင်းတို့တပည့်လေးပါပေါ့ပထဝီအာဘောတိသောဝါယောဒါကိုတနည်းပြန်ပြီးဖြန့်ထုတ်လိုက်မယ်ဆိုရင်မဇ္ဈိမလေးပြောချောပေါ့ပထဝီဓာတ်ယုတိဖွဲ့စီအာဘောဓာတ်ပူအေတိသောဓာတ်သောတောဝါယောဓာတ်ဆိုပြီးတော့တတိလေးပါဓာတ်ဆက်နှလုံးရှိပါတယ်နော်အဲ့ဒီမာဇန်လေးကြောက်ချောပေါ့ယုတိဖွဲ့စီသူအေးဆောင်တွန်းဆိုတဲ့ဒီဓာတ်ဆက်နှလုံးကိုမိမိရဲ့ခန္ဓာအိမ်မှာဆရာရှင်ညွှန်ကြားတဲ့အတိုင်းစနစ်တကျပေါင်းများအားထုတ်လိုက်တဲ့အခါမှာနောက်ဆုံးခန္ဓာအိမ်ကြီးကြောက်ပြီးတော့ဓာတ်ဆုံးတစ်ခဲကြီးပဲဂျန်လိုက်မယ်အဲ့ဒီဓာတ်ဆုံးတစ်ခဲကြီးမှာဆက်ပြီးတော့တတိလေးပါးကိုစက်ပြီးစိုက်ပြီးရှုလိုက်မယ်ဆိုရင်တော့အဲ့ဒီဓာတုတခဲကြီးကလင်းရောင်တွေစပြီးထွက်လာတယ်ကနဦးစမှာတော့မိဘရောင်ဖြစ်ဖြစ်စပြီးပေါ်တတ်တယ်အဲ့ဒီချိန်မှာလဲ ဒီကြက်တွေကိုပဲဆက်ပြီးတော့ရှူလိုက်မယ်ဆိုရင်တော့ဒီလိုမြေကိုရောင်ကနေပြီးဖြူလာတယ်ဆက်ပြီးရှူမယ်သူကြီးတောက်ပြီးလာတယ်နောက်ဆုံးမှာအစီတော့အစီခဲကြီးတယ်ချမ်းရတော့တယ်ခန္ဓာကိုယ်ကြီးမတွေ့တော့ဘူးနော်ဟုတ်ပြီအဲ့ဒီအချိန်မှာဓာတ်ကြီးလေးပါးကိုဆက်ပြီးဆက်လိုက်မယ်ဆိုရင်မိမိတို့ရဲ့ခန္ဓာအင်းကြီးဖြိုခွဲသွားတယ်ဘာတွေတွေ့ရမလဲရုပ်ကလပ်တွေတွေ့ရမှာဖြစ်တယ်မြတ်စွာဘုရားရှင်ကတရှိတက်မဲ့ဇလောကလုံးကိုအထကလပ်လို့ခေါ်တဲ့ရုပ်ကလပ်တွေနဲ့တိဆောက်ထားတယ်လို့ပြောတာတရားနာပြည့်စုံကြဘူးသလားကြားဘူးတဲ့လူလည်းရှိနေမကြားဘူးတဲ့လူလည်းရှိနိုင်ပါလေအဲ့ဒီတလောကလုံးပေါ့တက်ရှိသက်မဲ့ရင်းကြီးတောတောင်သိရိစ္ဆာန်လူသားညလူပြန်လာအားလုံးကိုတတိလေးပါဆိုက်လိုက်ဒုက္ကမထံကိုအောင်မြင်မြင်နဲ့ရှုထားတဲ့ပုဂ္ဂိုလ်ဒီလိုတတိလေးပါဆက်လိုက်ရင်အားလုံးယုတ်ကလပ်တွေဖြစ်ကုန်တယ်မြတ်စွာဘုရားရှင်ကတလောကလုံးကိုအထက်ကလပ်လို့ခေါ်တဲ့ယုတ်ကလပ်တွေနဲ့စီဆောက်ထားပါတယ်လို့ပြောဆိုတဲ့စကားသမารိရှိမှပြည့်နေတယ်။အဲ့ဒီယုတ်ကလပ်တွေကိုအဲ့လိုစနစ်တကျဓကမထမ်းတော်၎င်းအာနန္ဒာနကမထမ်းတော်၎င်းကမထမ်း40ရက်ကတခုခုနဲ့သမာဓိထူထောင်ပြီးတဲ့နောက်ရှုပါမှသာလေ။သမာဓိရှိမှပြည့်နေတယ်။အဲ့ဒီယုတ်ကလပ်တွေကိုအဲ့လိုစနစ်တကျဓကမထမ်းတော်၎င်းအာနန္ဒာနကမထမ်းတော်၎င်းကမ္မထာ40ရက်ကတခုခုနဲ့သမာဓိထူထောင်ပြီးတဲ့နောက်ရှုပါမှသာလေသိနိုင်တယ်။အဲလိုယောဂီတွေယုတ်ကလပ်တွေမိမိတို့ခန္ဓာအိမ်မှာသိပြီ။ဒီယုတ်ကလပ်တွေဟာပရမတ်သဘောတရားတွေမဟုတ်ကြပါဘူး။အသေးဆုံးပြညာအဖွဲ့စည်းတွေသာဖြစ်ကြပါလေ။အဲဒီယုတ်ကလပ်တွေမှာပရိဒါအာဘောဒ၊ဒေသောဒ၊ဝါယောဒ၊အစင်းအနတ်အရသာဩဇာဒီဝိဒပတာရာဆိုပြီးတော့10မျိုး9မျိုး10မျိုးပရမတ်သဘောတရားတွေရှိကြတယ်။အင်မတန်နဆိုင်တဲ့အသိဉာဏ်တစ်မျိုးပါ။ဒီယုတ်ကလပ်တွေဟာခဏမစင်းတသေးသေးဖြစ်ပျက်နေကြတယ်။ဈာန်ကံထဲမှာတော့လက်ဖြစ်တဲ့မှာဂတိ9ဆောင်တော့ဖြစ်ပျက်နေကြတယ်။ဒီလိုပြောဆိုတော့ဒီလိုယုတ်ကလပ်တွေဘလောက်ကြီးများလေလေငယ်ငယ်ဖြစ်ပျက်နေကြမလဲ။တရားနာပြည့်တတ်တွေမိမိတို့ကိုယ်တိုင်ရှုမြင်ကြတဲ့အခါမှာသိလာမှာဖြစ်တယ်နော်။အဲဒီယုတ်ကလပ်တွေမှာရှိတဲ့ပရမတ်သဘောတရားတွေကိုသိရှိနိုင်ပါမှယုတ်တွေကိုပရမတ်ဆိုင်အောင်သိတယ်လို့ခေါ်တယ်။အဲဒီတော့မှဝိပဿနာဉာဏ်မှာကလည်းဥဉဏ်ကိုဘာဉာဏ်လို့ခေါ်လဲ။နာမရူပပြိစေရဉာဏ်တဲ့။အဲဒီလိုယုတ်ကလပ်တွေကိုတွေ့ပြီးအဲဒီယုတ်ကလပ်တွေမှာရှိတဲ့ပရမတ်သဘောတရားတွေကိုသိရှိနိုင်ပြီဆိုတဲ့အခါကျရင်ယုတ်ကိုသိတယ်လို့ခေါ်တယ်။နာမရူပပြိစေတဉာဏ်တွေကရူပပြိကဉာဏ်ကိုရရှိတယ်လို့ခေါ်ပါတယ်နော်။အဲလိုမိမိရဲ့အစ္ဆဒသံဃာကိုရှုပွားသုံးသပ်ပြီးတဲ့နောက်မှာမြတ်စွာဘုရားရှင်ကအတိတနာဂတပစ္စုပန်နံဆိုစသည်အားဖြင့်17မျိုးသောအချင်းအားဖြင့်ဟောကြားထားတော်မူသောအစ္ဆဒသံဃာကဗိဒ္ဓကိုလည်းရှုပါဆိုတော့ဗိဒ္ဓလောကကြီးအခုလိုအတူတူထိုင်းနေကြတဲ့အချိန်ဇကမထံကြီးတို့သောကမထံကိုအောင်မြင်မြင်အားထုတ်တာတွေယောဂီတွေဒီထဲမှာပါကြပါတယ်ဒီပုဂ္ဂိုလ်တွေကမိမိတို့ကိုဓာတိလေးပါဆိုင်လိုက်ရင်မိမိတို့ကိုမတွေ့တော့ဘူးယုတ်ကလပ်တွေပဲတွေ့တော့မယ်အဲ့ဒီခါမှာဦးသိန်းရဲ့ငံကြားသူတပည့်လေးတွေလာပြီးလျှောက်ထားလာကြတယ်ရှင်ဖျားတပည့်တော်ရဲ့အစ္ဆဒသန္တန်နဲ့ဗိဒ္ဓသလောကလုံးတူသွားပြီဖျားဣဇ္ဇနာကိုကြည့်လိုက်တော့လေယုတ်ကလပ်တွေပဲတွေ့တော့တယ်။ဗိဒ္ဓလောကကြီးကိုကြည့်လိုက်ရင်လည်းယုတ်ကလပ်တွေပဲတွေ့တော့တယ်။ဒီလိုလျှောက်ထားလာကြရဲ့။ဒါဆိုရင်မြတ်စွာဘုရားရှင်ကိုယ်တိုင်ချိုးထွင်းကြည့်ထားတဲ့ယုတ်ကလပ်တွေနဲ့တိဆောက်ထားတဲ့ဒီယုတ်လောကကြီးကိုမသိသွားဘူးလား။ကိုယ်တိုင်ချင်းပေါ့မျက်နှာပြူသောအားဖြင့်စီသွားတဲ့ဉာဏ်ကိုအဲ့ဒီချိန်မှာရှာသွားတယ်။ဆရာပြောတဲ့ဉာဏ်ကြီးရတဲ့ဘဝကညီမကျော်သွားဘူးလား။အဲ့လိုကျော်လွန်လွန်မြောက်ဖို့ဆိုရင်တော့မရှိမှရမယ်။တမာကြီးရှိမှပဲရလိမ့်မယ်။ဒါဆိုရင်အဲ့ဒီရုပ်တွေကိုသိပြီးဆိုရင်ဝိပဿနာဉာဏ်ရဲ့ကလကုဉာဏ်ဖြစ်တဲ့နာမရူပပြိစေတဉာဏ်မှာ နာမရူပပိဋိဒဉာဏ်တဲ့ကနာမပိဋိကဉာဏ်လို့ခေါ်တဲ့ဉာဏ်ကိုပိုင်းခြားသိသိတဲ့ဉာဏ်ရရှိရေးအတွက်ဆက်ပြီးရှုရအောင်မှာဖြစ်တယ်နော်ဉာဏ်တာပြည့်တတ်တယ်မင်္ဂမထာကြောင့်ပြောရင်တော့အိတ်ငိတ်သွားမှာဖြစ်တယ်နော်ဒါကြောင့်တရားနာပြည့်တတ်ကိုမြဲသောအဖြစ်မပြောတော့ဘူးနော်ရုပ်ကိုရှုလို့နိုင်တဲ့အခါမိမိရဲ့ကမ္မထံဆရာကနန္တရားကိုဘယ်လိုရှုအောင်လဲဆိုတာသင်ပေးမှာဖြစ်တယ်နန္တရားတွေကလက်ပြတစ်သက်မှာကလေးပိနေစီကြီးဖြစ်ပြနေကြတဲ့အတွက်ပို့ပြီးညဉ့်ညံ့ကြီးဖြစ်ပြနေကြတဲ့တရားတွေဖြစ်တယ်နန္တရားတွေဟာဝီတိနဲ့ဝီတိမုတ်စိတ်လို့ခေါ်တဲ့ဘယ်လိုစိတ်အစဉ်အတန်းနဲ့ဖြစ်နေကြတဲ့အတွက်အဲ့လိုဝီတိစိတ်အစဉ်အတန်းကိုမမြင်နိုင်ဘူးဆိုရင်ဘုရားတို့အနန္တရားကိုဘယ်လိုမှမရှိနိုင်ဘူးဒီလိုပြောလို့မြတ်စွာဘုရားရှင်ချက်တန်းရတို့သမာဓိကိုထူထောင်ကြသမာဓိရှိရင်ဟုတ်တယ်မှန်စွာသိလိမ့်မယ်မြင်လိမ့်မယ်လို့ဒီလိုပြောပြီးတော့ဆက်ပြီးတော့မိငုံလေးတစ်ခုဆက်မေးတယ်ချက်သားတို့သမာဓိရှိရင်ဘာကိုဟုတ်တယ်မှန်စွာသိမှမြင်မှာလဲလို့ဒီလိုမေးတော့မေးပြီးကိုယ်တိုင်နဲ့ပြန်ပြီးဖြေတယ်သစ္စာလေးပါးကိုဟုတ်တယ်မှန်စွာတိလိမ့်မယ်မြင်လိမ့်မယ်သစ္စာလေးပါးပါလေဆရာနာပြပဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာရုပ်နဲ့နာမ်နဲ့တိချင်းကိုဘာလို့ခေါ်လဲဉာဏ်စဉ်ဤအဖြစ်နာမရူပပြိစေတာဉာဏ်လို့ခေါ်တယ်သစ္စာဒေသနာတော်ဤအဖြစ်ဒုက္ခသစ္စာလို့ခေါ်တယ်ဒုက္ခသစ္စာဆိုတာဘာကိုပြောတာလဲ။တံခိတ်ဒေနပင်စုပါဒာနဲ့ခန္ဓာဒုက္ခ။အခြင်းကျုပ်အဖြစ်ခန္ဓာ၅ပါးကိုဥပါဒာနဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တယ်။ဒီနေ့ဝိတုဝံပုတ္တရာဟာခန္ဓာ၅ပါးအကြောင်းပြောနေတာမဟုတ်ဘူးလား။မိမိတို့ဘဝရထားတာခန္ဓာ၅ပါးရထားတာမဟုတ်ဘူးလား။အဲ့ဒီခန္ဓာရထားတာကိုတနည်းပြောရင်ဒုက္ခသစ္စာကြီးကိုရထားတယ်လို့ပြောဦးလားဒုက္ခကိုရထားကြတယ်လို့ပြောမယ်ဒါဆိုရင်ခန္ဓာ၅ပါးကိုအချင်းချင်းနဲ့ရင်ရုပ်တရားနဲ့တရားပဲမဟုတ်ဘူးလားဒါဆိုရင်ဒီရုပ်ကြီးကိုသိရင်ရုပ်ကိုသိတယ်လို့ပြောနိုင်ပါမလားမပြောနိုင်ဘူးဒီနေ့ဒီခေတ်မှာဒီရုပ်ကြီးကိုတွေ့ပြီးရုပ်ကိုသိတယ်လို့ပြောရင်ဘုရားလူတော်နဲ့ကြားနိုင်ပါမလားတိလာကနန်းတယ်အဲ့လောက်သိုံနဲ့နန်းကိုတိသွားပြီဆိုရင်တရားလုံးတော်လေးပင်ရှင်နဲ့ကဘာသိန်းပါရမီဖြည့်ဖို့လိုသေးလားမလိုပါဘူးဒီရုပ်နဲ့ဉာဏ်ကြီးကအဲ့လောက်ထိတင်တင်လေးဖြစ်နေရင်တော့ဘုရားတဆူဖွင့်လာဖို့တော့လိုပါမလားမလိုဘူးခဏကရုပ်ကလတ်ဒီနေမရုပ်ကိုရှုနိုင်တယ်တမာတိရှိမှသိနိုင်တယ်နန်းတရားတွေဝီတိစိတ်တွေနဲ့တွေ့မှနန်းကိုရှုနိုင်တယ်အဲ့တော့မှနာမရူပပြိစီရဉာဏ်လို့ခေါ်တဲ့ဝိပဿနာဉာဏ်ကိုရမယ်။သစ္စာဒေသနာတော်ဤအဖြစ်ဒုက္ခသစ္စာကိုသိလိမ့်မယ်။ဒါဆိုရင်ဒီဘဝစခဲ့တာမိခင်ဝန်းထဲမှာစခဲ့တာမဟုတ်ဘူးလား။မိခင်ဝန်းထဲမှာရုပ်နာမ်ပါခန္ဓာ၅ပါးစပြီးဖြစ်ခဲ့တာမဟုတ်ဘူးလား။ဟုတ်တယ်။ဒါဆိုရင်ဒုက္ခသစ္စာစတဲ့အချိန်ဒီမိခင်ဝန်းထဲမှာကလလာရေဒီစတည်တဲ့အချိန်ပဲဒါဆိုရင်အဲ့ဒီဒုက္ခသစ္စာဖြစ်ကြောင်းတရားကိုပြောရင်ဒီဘဝမှာဖြစ်မလားအတိတ်မှာဖြစ်မလားဒုက္ခသစ္စာရဲ့အကြောင်းတရားလေဒီဘဝရဲ့ဖြစ်ကြောင်းတရားဒီဘဝမှာဖြစ်မလားအတိတ်မှာဖြစ်မလားအတိတ်မှာဖြစ်နေဘောဟုတ်တယ်မလားဒါဆိုရင်ဒုက္ခသစ္စာကိုနာမရူပပြိစီတာဉာဏ်လို့ခေါ်တဲ့ရုပ်နဲ့နိုင်ကိုသိသိပြီးတဲ့နောက်ပိုင်းခြားသိပြီးတဲ့နောက်မှာဒုက္ခသစ္စာကိုတည်သွားပြီဖြစ်တဲ့အတွက်ဒုက္ခသစ္စာဖြစ်ကြောင်းတရားကိုသိဖို့ရန်အတွက်ဘာကိုရှုရတော့မလဲသမုဒယသစ္စာကိုရှုရတော့မယ်သမုဒယသစ္စာတည်ရဲ့အတွက်ကိုဘယ်ဘက်ကိုနှမ်းရှုဖို့လိုပြီလဲအတိတ်ဘက်ကိုနှမ်းပြီးတော့ရှုရတော့မယ်ဘာဖြစ်လို့လဲသမုဒယသစ္စာဆိုတာကဒီဘဝမှာဖြစ်တာမဟုတ်ဘူးဒီဘဝမှာဖြစ်တဲ့တဏှာကဒီဘဝမှာအကျိုးပြည့်ရလားမသိပါဘူးဒီဘဝမှာဖြစ်တဲ့တဏှာဒီအနာဂတ်ဘဝရဲ့အကြောင်းတရားမဟုတ်ဘူးလားဒါဆိုရင် တဏှာသည်အစေတဏှာသည်ရှိတယ်အဲ့ဒီတဏှာသည်ဘဝတည်းတဖန်ကိုဖြစ်ပေါ်စေတတ်တယ်ဆိုရင်ဒီဘဝဒုက္ခသစ္စာဖြစ်ကြောင်းတရားလို့ခေါ်တဲ့သမုဒိယသစ္စာသည်ဘယ်ဘက်မှာရှိနေမလဲအတိတ်ကမှာရှိပြီအဲ့လိုရှိတဲ့အတွက်ယောဂီတို့ကသိရင်သိဘဝလေးကိုစမ်းရှုလိုက်တယ်ရှုခဲ့ကလေးကိုအရင်ဒီနေရာမှာပြောခြင်းတယ်ဉာဏ်တော်ပြည့်တတ်တယ်ဘာဖြစ်လို့မိမိတို့အမျိုးသမီးဘဝရထားကြတယ်လဲအမျိုးသမီးတွေမဖြေနိုင်တော့အမျိုးသားတွေပြတော့မေးရမှာပဲနော်ကဲတက္ကသိုလ်တွေဘာဖြစ်လို့အမျိုးသားဘဝကိုရထားကြတာလဲဟုတ်ဒီမှာမဖြေဘူးဒါဆိုဘုန်းကြီးပဲဖြေမယ်ပေါ့နော်ဟုတ်ပြီအခြေကိုရှုခဲ့အောင်ပြောရင်းနဲ့တခါလေးဖြေသွားမယ်နော်ဦးစင်းတို့ဟောတော့ရကအမျိုးသမီးယောဂီလေးတူပေါ့ယုတ်ဒီနန်းလေးဟုတ်တိုင်းမှန်စွာပြီးတော့ဒုက္ခသစ္စာပြီးသွားပြီဒုက္ခသစ္စာပြီးပြီဆိုတော့သမုဒယသစ္စာပြီးအောင်ဆက်ပြီးစူးစမ်းရပြီဒါနဲ့ယုတ်နန်းနှစ်ပါးနည်းနဲ့ဒီနေ့ကယုတ်နန်းဒီနေ့ကယုတ်နန်းလွန်ခဲ့တဲ့နှစ်ရက်ကယုတ်နန်းလွန်ခဲ့တဲ့တစ်ပတ်ကယုတ်နန်းအဲ့လိုနဲ့ယုတ်နံလေးကိုသိသိပြီးနောက်ကိုဆုပ်ပြီးသိသိသွားလိုက်ယုတ်ဒီနံလေးပရမတ်စိုက်ထားတဲ့ပုဂ္ဂိုလ်စိုက်အောင်ရှုထားတဲ့ပုဂ္ဂိုလ်အတွက်တော့ဖြစ်နိုင်တဲ့တရားပါယုတ်ဒီနံလေးကိုဟုတ်တိုင်းမှန်စွာပရမတ်စိုက်အောင်မတိထားတဲ့ပုဂ္ဂိုလ်အတွက်နားလေနိုင်ဖို့တော့နည်းနည်းခက်တယ်နော်ဟုတ်ပြီအဲ့လိုနဲ့မနေ့ကယုတ်နံတနေ့ကယုတ်နံတလကယုတ်နံလွန်ခဲ့တဲ့နှစ်ကယုတ်နံလွန်ခဲ့တဲ့နှစ်နှစ်ကယုတ်နံလွန်ခဲ့တဲ့သုံးနှစ်ကယုတ်နံဒီလိုနဲ့နောက်ကိုပြန်ပြီးဆုတ်သွားလိုက်။နောက်ဆိုမိခင်ဝန်တဲ့ကလလရည်ကြီးဖတ်တည်တဲ့အခိုက်ကိုရောက်သွားမယ်။ဦးစင်းတို့ကလလရည်ကြီးတည်တဲ့အခိုက်နဲ့ဟုတ်ကဲ့သုတိတိဆိုတာကတ်နေတယ်။သုတိတိမတတ်နေလေးမှာဝေနာတဏ္ဍောစောရီဆိုတာရှိတယ်။ဒါဆိုလို့ရှိရင်ဝေနာတဏ္ဍောနဲ့ဒီဘက်ကကလလရည်ကြီးသိတိနံရုပ်ဖတ်ဖြစ်တဲ့အချိန်ဒီရှားထဲမှာသုတိတိပဲမချနိုင်ဘူးလား။ရှားနေတော့ကက်ကက်လေးမဟုတ်ဘူးလား။ဒါဆိုရင်မိခင်ဝန်တဲ့ကလလရည်ကြီးတည်တဲ့အခက်ကိုရောက်သွားပြီဆိုတဲ့အခါမှာပုပ္ပတ်ကိုဉာဏ်စေလို့ပြီးတော့ဒီဒုက္ခသစ္စာကိုဖြစ်ကြောင်းတရားဖြစ်တဲ့သမုဒိယသစ္စာကိုသိလို့တဲ့စိတ်နဲ့ဉာဏ်ပုပ္ပတ်ကိုစေလွတ်လိုက်တဲ့အခါဒီယောဂီလေးစေလွတ်လိုက်ပြီစေလွတ်လိုက်တော့သူ့ရဲ့ပေနေတဲ့ဘုံကိုသွားတွေ့တယ်။အဲဒီပေနေတဲ့ဘုံကိုဓာတ်ပြည်လေးပါဆက်လိုက်ရင်ယုတ်ကလတ်ပြည်ပဲတွေ့ပြီ။အဲဒီအခါမှာသူ့ရဲ့ဘဝင်လို့ခေါ်တဲ့စိတ်ကိုဆန်းဆိုင်ခံရပါတယ်ဝိမနောကြီးကိုလမ်းဆက်လိုက်တဲ့အခါမှာနန္ဒတန်လည်းသောဆိုးတဲ့အချိန်မှာမိသူမဆိုးပေါ့ဒီဘွဲဝင်ရပြီဆိုရင်တော့နန္ဒတန်လည်းသောဆိုးတဲ့အချိန်မှာကုသိုလ်ကံအာယုံအကုသိုလ်ကံအာယုံတစ်ခုခုတော့ထင်ကြစမြဲတယ်ကုသိုလ်ကံအာယုံထင်ရင်ဒီဘဝနတ်ဘဝရရှိတယ်အကုသိုလ်ကံအာယုံထင်ရင်တော့အပေလေးဘုံကိုရရှိကြတယ်ဒီမျိုးသမီးလေးရဲ့နောက်ဆုံးနန္ဒတန်လည်းသောမှာထင်သွားတဲ့အာယုံကလေးကရန်တော်တပားကိုတည်တည်ဆုံးလှူဒန်းနေတဲ့အာယုပဲကုသိုလ်ကံလားအကုသိုလ်ကံလားဟုတ်ပြီဒီကုသိုလ်ကံကိုထူထောင်တာဒီကံဤထူထောင်တာဖြစ်မလားပြီးခဲ့တဲ့အချိန်တစ်ချိန်ကထူထောင်တာဖြစ်မလားဟုတ်ပြီပြီးခဲ့တဲ့အချိန်ကာလတစ်ခုကထူထောင်ခဲ့တဲ့ကံတာဖြစ်တယ်ဒီလိုတရားအားပြုတဲ့အခါမှာဟိုအာယုဒီအာယုတွေမပေါ်ဘူးလားလုံးခဲ့တဲ့အနှစ်30ကလုံးခဲ့တဲ့အနှစ်20ကအာယုံတွေတော်လဲပြန်ပြီးမပေါ်ကြဘူးလားအဲ့ဒီလိုပြန်ပေါ်တာပါပဲဒီကံကြီးကြရင်နော်အဲ့ဒီအာယုံကလုံးခဲ့တဲ့ကာလတစ်ခုကထူထောင်ဖြစ်တဲ့ကံအာယုံဖြစ်တော်လဲဒီကံကြီးမှာအကောင်မောင်းတန်နေတဲ့အတွက်ဒီအာယုံကအကျိုးပေးပြီဒီမျိုးသမီးလေးဒီတတိယဆုံးကိုရတော်ကိုလှူဒန်းနေတဲ့အချိန်မလမ်းမကမ်းပါဘယ်မလမ်းမကမ်းတာဘာရှိတယ်လဲဆိုတာမပြောခင်ပေါ့ဒီတည်းဒီကောလူတန်းနေတဲ့မျိုးသမီးလေးဟာကြီးတဲ့တော်သူလေးတူဖြစ်ပါလေ။ပညာမတတ်နမ်းပါတဲ့ကြီးတဲ့တော်သူလေးတူဖြစ်နေလေတော့ပညာကလည်းမတတ်ပြန်။စင်ရဲ့နမ်းပါကလည်းစင်ရဲ့နမ်းပါပြန်တော့ကြီးတဲ့တော်သူဘဝကိုလည်းရရှိထားတော့မိမိဘဝကိုရုံမုန်းနေတဲ့ပုဂ္ဂိုလ်၊နာကြီးနေတဲ့ပုဂ္ဂိုလ်တယောက်ပဲ။အဲ့ဒီတည်သောကိုလူတန်းနေတဲ့အချိန်မလမ်းမကမ်းပါဒီစကားကြီးပတ်ထားတဲ့မျိုးကြီးသူအမျိုးသမီးတူကိုတွေ့ပြီ ချင်းရဲ့နှမ်းသားတဲ့ပုဂ္ဂိုလ်တွေကချမ်းသာတဲ့ပုဂ္ဂိုလ်တွေတော့မဖြစ်ချင်ဘူး။ဖြစ်ချင်ပြီ။ဆူတောင်းတယ်ဆူတောင်းတယ်။ဒီတည်းဆုံးကိုလူတန်းရခြင်းတည်းဟူသောအကြောင်းကြောင့်ပညာတတ်မျိုးကြီးသူဖြစ်ပြသည်။လောကမှာပညာတတ်မျိုးကြီးသူဆိုတာတကယ်ရှိလား?ရုပ်နဲ့နာမည်ရှိတာမဟုတ်ဘူးလား?ပညာတတ်မျိုးကြီးသူလို့အသိမှားမှုအဝိဇ္ဇာကိုအခြေခံပြီးတော့ဒီလိုအသိမှားမှုအဝိဇ္ဇာကိုအကြောင်းပြုပြီးတော့ဒီဘဝကိုတွေ့ကြတဲ့တဏှာဆိုတဲ့တရားကမဖြစ်ပေါ်လာဘူးလား?ဖြစ်ပေါ်လာပြီ။ဒီတဏှာကအားကောင်းသွားပြီ၊အင်းအားပြင်းထန်သွားပြီဆိုရင်တော့ဥပါဒံဘက်ကိုကြောင်းသွားပြီ။အဝိဇ္ဇာ၊တဏှာ၊ဥပါဒံချန်ရံထားတဲ့တည်ပြီးဆုံးသူနဲ့သင်္ခါရကံကိုထူထောင်လိုက်တော့ဒီကုသိုလ်သင်္ခါရကံကအကျိုးပေးတော့ဒီဘက်ဘဝမှာဘာဖြစ်ရလဲ?ပညာတတ်မျိုးကြီးသူဖြစ်လာရတယ်။ဒါဆိုလို့ရှိရင်ကျမ်းသာပိဋကတ်တွေမိမိတို့အမျိုးသမီးဘဝရရှိကြောင်းဒီအမျိုးသမီးဘဝကိုအမျိုးသမီးလိုအစီမားခြင်းဆိုတဲ့အဝိဇ္ဇာကိုအခြေခံပြီးတော့တဏှာနဲ့ဆွဲခဲ့ကြလို့မဟုတ်ဘူးလား?ဟုတ်ပြီ။အဲ့ဒီတဏှာနဲ့ဆွဲကံများဆိုရင်တော့သူပ္ပိကိုမရောက်နိုင်ဘူး။ဝိဇ္ဇာတဏှာဥပါဒံလို့ခေါ်တဲ့ဒီအကုသိုလ်ကံဒီဆံရံထားတော်လည်းပဲကုသိုလ်ကံကိုထူထောင်ဖြစ်သွားတဲ့အတွက်ဒီကုသိုလ်ကံကနောက်ဆုံးမေနာတဏ္ဍသောရဲ့အာယုံဖြစ်တဲ့အတွက်အမျိုးသမီးပြိပိရရှိခြင်းပဲဖြစ်တယ်။ဟုတ်ပြီ။ဒါဆိုလို့ရှိရင်ဒီမျိုးသမီးလေးရဲ့ဘဝကူးကောင်းသွားတယ်လို့တော့မပြောနိုင်ဘူးလား။ကောင်းပြောနိုင်တယ်။ဒီလိုပဲမိတို့အနေနဲ့လည်းပဲပြီးခဲ့တဲ့မေနာတဏ္ဍသောတဲ့အချိန်တုန်းကကုသိုလ်ကံအာယုံတစ်ခုခုပေါ်ခဲ့မှာပြီးသွားတယ်လို့မပြောနိုင်ဘူးလား။အဲ့တော့ကိုယ်တိုင်ထိုးထင်သိရမယ်ဆိုရင်တော့ကြံကြံရဲ့အကျိုးတရားပေါ်မှာစက်ပင်ယုံကြည်တဲ့စိတ်ဓာတ်တွေဟာပိုပြီးမခံခံသွားနိုင်ဘူးလားဒုက္ခသစ္စာနဲ့သမုဒယသစ္စာကိုကိုယ်တိုင်ချင်းပေါက်မျက်မှောက်ပြုပြီးတော့မတည်သွားနိုင်ဘူးလားတည်သွားမယ်ဒါဆိုလို့ရှိရင်တဏှာဟာဘဝတည်းကိုဖြစ်စေတတ်တယ်ဆိုတာကိုသဘောပေါက်ပြီနော်ဟုတ်ပြီဒီလိုတဏှာကဘဝတစ်ခုကိုဖြစ်စေတတ်တဲ့ပုံစံလေးနောက်ယောဂီတစ်ယောက်အကြောင်းကိုလည်းတရားနာပြည့်တတ်ပြီးဘဝမှာမေတ္တာထိုင်တတ်ဖို့စိတ်ထားလေးတွေကိုပြုကျင့်တတ်ဖို့ရန်အတွက်ဦးဇင်းပြောဆိုလိုတဲ့ဆန္ဒရှိနေပါသေးတယ်။ယောဂီတယောက်သူ့ရဲ့အစိတ်ကိုလမ်းရှုလိုက်တဲ့အခါမှာအတိတ်ဘဝလေးတစ်ခုမှာသူဟာအင်မတန်မှဆင်းရဲနှမ်းသားတဲ့ချင်းခွေတယ်မှလေခြေရွာတစ်ခုမှာဖြစ်နေရတယ်။ချင်းခွေတဲ့အမှုနဲ့အသက်မွေးပြီးနေထိုင်ရတော့အလုံးတရာမှပင်ပန်းဆင်းရဲနှမ်းသားတဲ့သဘောရှိတယ်။မိမိရဲ့ဘဝကိုနာစည်းနေတဲ့ပုဂ္ဂိုလ်မိမိရဲ့ဘဝကိုညှဉ်းပန်းနေတဲ့ပုဂ္ဂိုလ်ဖြစ်တော့တနည်းမှာဘာဖြစ်တောင်းလဲဆိုရင်ရေတန်းနဲ့တောတန်းတွေကိုဈေးကြီးတစ်စုမှာပူဇော်လှူဒါန်းပြီးတော့ဤကုသိုလ်ကောင်းမှုကိုပြုလိုက်ရခြင်းသည်ဟူသောအကြောင်းကြောင့်သူတွေဖြစ်ပြစေအမျိုးသားဘဝကိုမဖြစ်တောင်းလားဘယ်လိုပုဂ္ဂိုလ်လဲချမ်းသာကျေးပါတဲ့ပုဂ္ဂိုလ်အဲ့ဒီကံကဒီကံဤအကျိုးပေးလိုက်တော့နောင်ဘဝတစ်ခုမှာဘာဖြစ်သွားလဲသူကျေဖြစ်လာတယ်ကျေရတဲ့ပုဂ္ဂိုလ်ဖြစ်တော့ဥစ္စာစီးစိမ်တွေတော့ပေါများပါပဲဒါပေမဲ့တရားမရှိတဲ့ပုဂ္ဂိုလ်အတွက်ပြည့်စုံတဲ့ကျေရမှုကဘာများအကျိုးရှိလဲမရှိဘူးဒီခြင်းတဘောကိုမလုံဆန်းနိုင်တဲ့တတဝါတွေဖြစ်တဲ့ပြီးပြီးပဲဒီတစ်ထည်ကြီးလည်းတဲ့တစ်ထည်မှာဒီဝဲဆင်ရပြီဒီခါဒီအချိန်မှာသာသမီတွေကအနည်းနာမှာမရှိနေကြဘူးဘာဖြစ်နေကြလဲအမွေလူနေကြအမွေအတက်စကားများနေကြဒီစကားတန်တွေကိုဒီဒီကျဲချလိုက်တဲ့အခါမှာညင်ထဲမှာတော်တော်လေးဒေါသထွက်သွားပြီဘာဖြစ်သွားပြီလဲအကုသိုလ်ကံတွေဒီကံကြီးမှာသံမှုဖြစ်ပြီးနှိပ်စက်သွားတော့ညီမနေတဲ့ဒူကျဲဘွားကနေအကုသိုလ်ကံအကျိုးပေးလိုက်တော့မွေသားဖြစ်တယ်နောက်တော့နော်မွေမွေးဖြစ်ရပါတယ်ဒီမွေမွေးဖြစ်တဲ့ဘဝမှာသူပေါက်တန်စားတဲ့တတ္တဝါတွေအဲမှာယုံသားကိုသိကြိုက်တယ်ဒီယုံသားကိုပဲအပန်းပန်းအဆက်သက်ရှာဖွေပြီးတော့စားတော့လို့ရှိတယ်ယုံငယ်လေးတွေဖြစ်ကောင်းဖြစ်လာတာနော်ဒီလိုနဲ့ဒီအကုသိုလ်ကံတွေကစိတ်ကိုကြီးမားလွန်လာတော့နောက်ဆုံးဒီကံဒီချိန်မှာလဲယုံသားကိုတက်မဲ့တဲ့စိတ်ကနောက်ဆုံးဒီကံဒီမှာယုံနဲ့ပတ်သက်တဲ့အာယုံနဲ့ချက်ပေါ်ပြန်နေ ယုံကိုတက်မဲ့တာကုသိုလ်လားအကုသိုလ်လားယုံကိုတက်မဲ့ဆွေးလန်းနေတဲ့ဒီအကုသိုလ်စိတ်ကြောင့်နောက်တစ်ဘဝတစ်ခုမှာရှင်သွက်ဖြစ်ရတယ်ဉာဏ်ဉာဏ်ပြည့်တတ်ပြီစိတ်သားရင်မကြိုက်ဘူးလားစိတ်နဲ့ချင်နိုင်ဘူးလားဝက်သားရင်မကြိုက်ဘူးဒီသတိတော်ထားနော်ဒီနည်းနည်းရဲ့စိတ်တာဘုံမကောင်းလားဝက်သားပေါ်မှာဖြစ်တဲ့တဏှာနဲ့ဒီနည်းနည်းရဲ့ပေါ်မှာဖြစ်တဲ့တဏှာဘယ်သူပိုကြီးလဲဒီအဲ့ဒါပဲအဲ့ဒါပဲနော်အဲ့ဒါဝက်သားစိတ်တဲ့ပုဂ္ဂိုလ်ကြီးဝက်ဖြစ်ဖို့တော့ရှိတယ်နော်ဖြစ်တဲ့ပုဂ္ဂိုလ်ကြီးလည်းချက်ဖြစ်ဖို့ရှိတယ်အဲ့ဒါသတိတော်ထားအခုမွေးပွေးရပါကြိုက်လေယုံကြိုက်တော့ယုံဖြစ်ရတယ်အဲ့ဒါပဲတဏှာကဘဝတည်တဲ့တဏှာဖြစ်စေဘူးလားယုံကိုကြိုက်တော့ယုံဖြစ်ရတယ်ဒီကြဲဖြစ်တယ်တော့လေကုသိုလ်ကံကျိုးပြီးတော့ဒီကြဲဖြစ်သွားတယ်အမွေအတွက်စကားများနေကြတဲ့သာသမီတွေနဲ့ဆုံရောက်တဲ့ပုဂ္ဂိုလ်တွေဒီထဲမှာအများကြီးမပါနိုင်ဘူးလားအဲ့ဒါသတိထားကြအဲ့ဒီသာသမီတွေသွားပြီးတော့မိခိုဖို့မစင်းစားနဲ့ဘာဖြစ်လို့လဲသာသမီတွေကမိမိကိုပေးရင်ဒါပဲပြစ်တယ်လေဒုက္ခပဲပြတတ်တယ်ဟုတ်တယ်မလားအဲ့ဒါသူတို့ကသုခရဖို့တော့သိမလွယ်ဘူးဒီကနေ့မှသူတို့ကိုဆွဲတဲ့အဆွဲကြီးဖြစ်နေရင်တော့ဒုက္ခမရဘူးလားဒါကြောင့်ဖြတ်တော့ဖို့တော့လိုတယ်နော်နော်ဒါကြောင့်မို့အဲ့ဆိုအမွေတုတဲ့သာသမီတွေနဲ့ဒီကနေ့မှဆုံရရင်တော့ဒီပုဂ္ဂိုလ်တွေမဖြစ်သွားနိုင်ဘူးလားဒီဒေါသဆက်တော့အကုသိုလ်ကံဖြစ်တော့မွေဘဝရောက်သွားတယ်မွေဘဝရချင်ပါမလားရချင်တော့လည်းပဲအကုသိုလ်စိတ်ဒီကနေ့သွားမှုဖြစ်ပြီးစိတ်ဆက်သွားရင်တော့အပေလေးပုံဒီပုံပုံတော့ရမှရောက်မှဒီကပဲဒီယုံဘဝမှာတောထဲမှာနေတဲ့ယုံကလေးဖြစ်တော်ညာလေးပဲမုတ်ဆိုးကတောထဲမှာဆန်းမီသွားတော့အင်ကိုခေါ်လာတယ်အိမ်မှာခြံနဲ့ဝေးမြူပြီးထားတယ်တောထဲပျော်တဲ့တတ္တဝါကမြို့ထဲရောက်လာရင်ပျော်ပါတော့မလားလွတ်လပ်လပ်လပ်ခုံပေါက်ပြေးလာဆော်ကစားတတ်တဲ့ယုံကလေးတွေကအချင်းထောင်လေးကြပြီးမရတယ်လို့မဖြစ်သွားဘူးလားဖြစ်သွားတော့စိတ်ကစိတ်ထဲမှာဝမ်းနေကြေခွဲဆွတ်နေပြီးတော့အစားလည်းမစားနိုင်တပိန်ပိန်တလင်းလင်းနဲ့နောက်ဆုံးတင်ရမယ့်အချိန်ကိုရောက်လာပြီအဲ့ဒီအချိန်လေးမှာပဲသူ့ကိုလောင်ထားတဲ့လောင်ကြိုက်လေးနဲ့မလန်းမကန်းမှာဂျော်လန်းလေးရှိတယ်အဲ့ဒီဂျော်လန်းလေးမှာကလားဖိုးကြီးတို့ကလမ်းချက်ကူးပြီးတော့လမ်းလျှောက်ပြီးလာတဲ့အခါဒီအရင်ကိုတွေ့လိုက်တဲ့အခါမှာဒီကလားဖိုးကြီးပေါ်မှာတွေ့တာနဲ့စိတ်ကလေးဖြစ်သွားတယ်။ပြီးတော့မုတ်ဆိုးသမီးဖျားရှိခိုးတန်ကလည်းနောက်ဆုံးမှသူကကြားတဲ့အာယုံဖြစ်သွားတော့ဒီဖျားရှိခိုးတန်ပေါ်မှာပီတိဖြစ်နေတဲ့စိတ်ကနောက်ဆုံးကုသိုလ်စိတ်ဖြစ်သွားတော့တွေ့တာနဲ့စိတ်ကအဖိုးကြီးကလားဖိုးကြီးပေါ်မှာမတွေ့တာသွားဘူးလား။အဝိဇ္ဇာတနာဥပါဒံကကလားဖိုးကြီးနဲ့ပတ်သက်နေတယ်သင်္ခါရကံကတော့တရားဇံပေါ်မှာကြီးနူးပီတိဖြစ်နေတဲ့စိတ်နောက်ဆုံးကုသိုလ်ကံအကျိုးပေးလိုက်တော့နောက်ဘဝမှာဖြစ်သွားလေကလားဖြစ်ရတယ်ဟုတ်ပြီလားတဏှာကဘဝစိတ်ကိုမဖြစ်သေးဘူးလားအဲ့ဒါမမီးတို့ဘဝအခုဖြူနေတော့နောက်မဲဦးမှာမဟုတ်ဘူးလားကလားဖိုးကြီးကိုသွားပြီးနှစ်သက်လိုက်ရင်ဘာဖြစ်မလဲကလားဖိုးကြီးဖြစ်နေမယ်ဟုတ်တယ်မလားမပြောနိုင်ဘူးလေဟုတ်တယ်ဟုတ်ဒါကြောင့်မို့တဏှာဆိုတဲ့တရားကြီးဘဝတည်းတဏ္ဍာကိုဖြစ်ပေါ်စေတတ်တဲ့တရားဖြစ်တဲ့အတွက်မိမိတို့နေ့စဉ်နေ့စဉ်ဘဝတွေ့တရားတွေ့ဖြစ်နေကြတာဝန်တို့ကြီးထမ်းကြတာမဟုတ်လားဝန်တို့အတိတ်တစ်ခုကိုလမ်းညော်ပြီးတောင်းစုဆိုလိုက်တာနဲ့သိမကြည့်ဘူးလားဒါဆိုရင်ဘဝကိုနှစ်တဲ့တရားကိုနှစ်တဲ့ဘဝကိုဆွဲလန်းတရားကိုဆွဲလန်းတာဝန်တို့ကြီးတွေတင်တယ်မိထမ်းစီကြတာပါဟုတ်တယ်မလားဒါဆိုရင်တဏှာပြတ်သုံးရေးလမ်းကြောင်းလျှောက်တင်မလျှောက်တင်လျှောက်တယ်လေဘဝတစ်ခုရှိနေရင်ဒုက္ခဆိုတာရှိနေမှာပဲဒါကြောင့်မို့တဏှာဒီဘဝတည်းတဏ္ဍာကိုဖြစ်စေတတ်တယ်ပြီးတော့ဒီတဏှာကနှစ်သက်ခြင်းနန္ဒီရာဂနဲ့တကွဖြစ်တယ်ဒီတင်ကိုတတ္တရာတတ္တရာဒီနန္ဒီနီတို့တို့ရောက်ရတို့တို့အာရင်တို့တို့ဘုံဘဝတွေကိုလွန်စွာတက်နဲ့နှစ်သက်သက်တည်းဖြစ်ရှိတယ်လို့မပြောဘူးလားပြောတယ်ဒီနေရာလေးမှာဦးဇင်းတို့မြတ်စွာဘုရားရှင်ဇံငံတော်ထင်းသာတဲ့တရားလေးတဲ့ဟုတ်ကိုဟောပြပေးမှဖြစ်တယ်ဦးဇင်းတို့တစ်ချိန်ပေါ့ဂါတိတိုင်းပါရလိမြို့မှာတတ္တကနင်းကြီး ဒီနောက်အဆိုးတဲ့အချိန်ပေါ့ဒီအတကမင်းကြီးမှာဥပရိနိဗ္ဗာန်ဆိုတဲ့အလုအလုံရုပ်ရည်သောမောသပါတဲ့နိဗ္ဗာန်တူရှိတယ်အဲ့ကနေဒီအချက်နဲ့တင်မြောက်ထားတဲ့နိဗ္ဗာန်ကောင်ကြီးပဲဖြစ်ပါတယ်ဒီနိဗ္ဗာန်ကောင်ကြီးကငယ်လေးငယ်သိလေးစားတော့မင်းကြီးကလည်းသိကိုချီးမြှောက်တယ်သိလေဖြစ်တယ်ဒီတော်များလေးပဲသောမောလာပါခြင်းဆိုတဲ့ကုသိုလ်ကံတူးရှိတဲ့အတွက်ဒီလိုရုပ်ရည်ရူပကာယကိုရရှိသားတော်များလေးတွေတစ်ဖက်ကအသက်တူတဲ့ကံကိုလည်းထူထောင်ခဲ့ကုန်ရတော့အသက်ငယ်ရွယ်မှာပဲသိပွဲဝင်ခဲ့ရတယ်လူသိပွဲဝင်ခဲ့တဲ့အခါမှာငယ်ကလည်းငယ်ချောကလည်းချောတော့အတ္တကမင်းကြီးဒီဒီဝတောကမီးတွေတင်းကြီးကြီးတပြောင်ပြောင်တောက်လောင်ပြီးနေတယ်မင်းတို့ရဲ့တောင်းပန်ကိုယ်တော်လည်းပဲထမ်းဆောင်နိုင်တဲ့စွမ်းရည်မရှိတော့ဘူးဒီလောင်းကောင်ကိုယ်တော်လည်းပဲစီစိန်ပြီးတော့ကရင်အောက်မှာထားပြီးဒီတိုင်းတဖိတ်စိတ်ကြည့်ပြီးတော့တောကကြီးကူဆေးတောကကြီးကြီးစွာဖြစ်နေတယ်။ဒီနေ့တောင်ရောက်သွားလို့ဆိုခဏတိုင်သွားတယ်။စီစိန်ထားတော့လောင်းကောင်လည်းပျက်စီးမှုရှိကုန်မရဘူးပေါ့နော်။ဒီခါမှာဦးစင်းတို့ဖြိမွန်တန်မှာဦးစင်းတို့မြတ်စွာဘုရားလောင်းတော်ကဇန်ပင်ကြီးရနေတဲ့ရသေးကြီးတစ်ပါးဖြစ်နေတယ်။ဦးဇေလို့ပြားလုံးတော်ယသိကြီးကဇန်ပင်ရှင်နဲ့လောကကိုလမ်းမြောက်ရှိလိုက်တော့အတ္တကမင်းကြီးရဲ့ပူစေတောကရောက်နေတဲ့ဒုက္ခဆင်းရဲကိုတွေ့မြင်ရတဲ့အခါမှာငါမှလွဲပြီးတော့ကိုယ်ခေရာမရှိပါဘောလားငါကိုယ်တိုင်နဲ့ဒီပူစေတောကကိုဖြေဖြောက်ပေးမှဖြစ်တော့မယ်ဆိုပြီးတော့အတ္တကမင်းကြီးရဲ့နေဥရင်ကိုရောက်အောင်သွားတယ်အဲ့ဒီနေဥရင်ကြီးတွေရောက်တော့အဲ့ဒီမျိုးကပုံနာလူလင်ကလည်းပဲရောက်ရှိနေတဲ့အခါမှာဦးစင်းတို့ဖျားလုံးတော်ဆံရတဲ့အဘိညာရတဲ့ရတိကြီးကိုတွေ့တဲ့အခါမှာဦးစင်းတို့ဘိညာရတဲ့ဖျားလုံးရတိကလည်းပဲဒီအတ္တကမင်းကြီးရဲ့အခြေအနေလေးကိုစုံစမ်းသိညာလိုက်တဲ့အခါမှာဒီပုံနာလူလင်ကအကြောင်းစုံကိုပြန်လည်ပြီးတော့ရှောက်ထားတယ်ဒီခါမှာဦးစင်းတို့ဖျားလုံးတော်ရတိကြီးကမပြောကြလေဆိုရင်ဒီဥပ္ပိနိဗ္ဗာန်နာယကတိကိုပြောနိုင်တယ်လို့သင်တို့ရဲ့မင်းကြီးဖြစ်တဲ့အတ္တကမင်းကြီးကိုတန်တော်ဦးသင်ပေးပါဒီခါမှဒီလူလင်လေးလေးပဲနင်းနန်းတော်တဲ့ကိုသွားပြီးတော့ဒီကိုလျှောက်ထားပြီးတန်တော်ဦးသင်ပြီးသင်မင်းကြီးရဲ့ဥယျံတော်ထဲမှာဥပ္ပိနိဗ္ဗာန်ရဲ့နာယကတိကိုပြောနိုင်တဲ့ယသိသူတော်ကောင်းတူရောက်နေပါတယ်ရှင်မင်းကြီးကြားရောက်လာမယ်ဆိုရင်တော့ဥပ္ပိနိဗ္ဗာန်လာရောက်ရာခရီးကိုပြောပြပေးမှာဖြစ်ပါတယ်လို့ဒီလိုမျိုးတန်တော်ဦးတင်လိုက်တဲ့အခါမှာဒီလိုအတ္တကမင်းကြီးအသက်ဝင်လာပြီမိမိအင်္ဂတန်ချင်းမြတ်လိုအပ်တဲ့ဥပ္ပိနိဗ္ဗာန်ရဲ့လာရာခရီးကိုသိရမယ်ဆိုတဲ့အခါကျတော့ကိုရင်တဲကူရောက်အောင်သွားပြီရောက်တဲ့အခါမှာဒီတို့ဖျားလုံးတော်ဇံပင်ရင်ရနေတဲ့ယသိကြီးလဲဇံပင်ရင်နဲ့ဥပ္ပိနိဖျားနဲ့ဥပ္ပိနိဖျားဘွားကလည်းဖြစ်ပေါ်လာခဲ့တဲ့နောစီပိုးမလေးကိုခေါ်တော်မူလိုက်တယ်နောစီပိုးမလေးကနောစီပိုးပုံနောက်ကိုတကောက်ကောက်လိုက်ပြီးတော့ပျော်မြူးနေတဲ့အချိန်ပေါ့အဲ့ဒီအချိန်မှာအတ္တကမင်းကြီးနဲ့ပြိတ္တူနားလည်အောင်ဦးစင်းတို့ဇန်ပင်ရင်ရနေတဲ့ဘုရားလောင်းရဲ့တိကြီးကဖန်ပြီးပြီးထားလိုက်တယ်ပြီးတော့မေခွန်းလေးတစ်ခုမေးတယ်ဘာချီပိုးမလေးတင်ဟာဘေဘဝကနေဒီဘဝကိုရရှိတာဖြစ်လာပါလေလို့မေးလိုက်တော့ဇနောမျိုးကဟာပြီးခဲ့တဲ့ဘဝကဒီအတ္တကမင်းကြီးရဲ့ဒီဘုရားကောင်းကြီးဖြစ်တဲ့ဥပ္ပိဒီဘုရားဘဝကနေပြေဆုံးပြီးတော့ဘာချီပိုးပုံမလေးဘဝကိုရောက်ရှိခဲ့တာပဲဖြစ်ပါတယ်ကျွန်တော်မျိုးကဟာပြီးခဲ့တဲ့ဘဝကဒီမင်းဥယျာဉ်ကြီးထဲမှာအတ္တကမင်းကြီးနဲ့ကာမဂုဏ်တရားတွေကိုပျော်ပျော်ကြီးခံစားခဲ့ဘူးတဲ့ပုဂ္ဂိုလ်ပါဒီလိုဖြေလိုက်တဲ့အခါမှာဥစဉ်တို့ယတိဆရာတော်တို့ယတိကနေဖတ်ပြီးတော့မြည်တယ်ဘာချီပိုးပုံနဲ့အတ္တကမင်းကြီးကိုဘုသူ့ကိုပို့ချစ်ပါတယ်လေခေတ္တရဏပိဋကကိုမင်းဘယ်လိုဖြေမလဲ။ဟေးနောချီပိုးမလေးကဖြေတယ်။နောချီပိုးဖို့လေးကိုပို၍ဖြစ်ပါလေ တောင်လျော်ရေးရှင်းပြလိုပါတယ်ချမ်းသာဟောင်းကဘွာဟောင်းမှာရှင်းရခဲ့ပြီဖြစ်တယ်ချမ်းသာဟောင်းကိုဘွာဟောင်းကကွဲကွာထားခဲ့ပြီဖြစ်ပါတယ်ဒီဘဝမှာနာရှိဖို့ဖို့လေးကိုသာချိန်မြှင့်လိုပါတယ်ဖြစ်နိုင်မယ်ဆိုရင်တော့သတ္တကမင်းကြီးရဲ့လေဆောင်းသွေးနဲ့နာရှိဖို့ဖို့ရဲ့ခြေထောက်လေးကိုတောင်မှရှင်းပြောပေးလိုက်ခြင်းပါသေးတယ်ကဲကောင်းကြသေးလားဟေးအဲ့ဒါပဲသိတော့မဖြစ်ကြနဲ့နော်ဘုမသိသွားပြီနော်ဇွမ်းလို့ကောင်းတော့မယ်မလားဟုတ်တယ်မလားအဲ့ဒီပုံစံကြီးအများကြီးပဲမလားဒီတော့ပြီတချုပ်ချုပ်ငုံနေတော့နော်ခြေကွဲနေတော့ဘုမဘုသူ့နဲ့ပြောနေပြီလေအစ်စ်နဲ့ပြောနေပြီကိုယ့်ကိုမသိတော့ဘူးဟုတ်တယ်မလားနတ်ချစ်တော့ဆက်ကြောင်းနေသားအရွယ်ကိုတင်ရှားဖြစ်ပြီးနတ်သမီးနဲ့ပြောနေပြီနတ်သမီးဖြစ်တော့လေနတ်သားနဲ့ပြောနေပြီဒါဆိုလို့ရှိရင်ဘဝတွေကိုကြည့်လိုက်မိဖုရားဖြစ်တော်ကလည်းမိဖုရားဘဝကိုဖြစ်တတ်တာပဲဒီဖုရားဘဝမှာပြောတာပဲနာရှိပိုးမလေးဖြစ်တော်လည်းပဲနာရှိပိုးမဘဝမှာပြောတာပဲမဟုတ်လားဝိပ္ပယလည်းပြောကြဥမှာပဲမဟုတ်လားနောင်ဖြစ်ရင်လည်းပြောမှာပဲခွေးဖြစ်ရင်လည်းပြောကြမှာပဲဖြစ်ချင်လို့လားအေးမဖြစ်ချင်တော့ဘာလို့ကြမလဲဝန်တို့ဝန်ကိုကိုပြစ်ချဖို့တော့မလိုဘူးလားလိုတယ်ဒါတော့အစေတနာဆိုတဲ့တရားဟာရှိတယ်ဒီတနာတရားဟာဘဝတည်းတစ်ခါကိုဖြစ်ပေါ်စေတတ်တယ်လို့ရောက်ရာရောက်ရာထူးထူးအာယုံထူးထူးဘုံဘဝတွေကိုလွန်စွာတက်မဲ့ဆွေးလန်းတတ်တဲ့စိတ်ရှိဘူးလားရှိတယ်ဒါဆိုလို့ရှိရင်ဒီနေ့ဝန်တို့ဝန်ကိုဆိုတဲ့တရားကိုလည်းဟောကြားပေးပြီဝန်တို့ဝန်ကိုကိုချမ်းဆောင်တဲ့ယူဆတာကိုလည်းဟောကြားပြီးသားပြီဝန်တို့ဝန်ဘိုးကိုထမ်းဆောင်သူကိုဟောကြားပြီးတဲ့နောက်မှာဝန်တို့ဝန်ဘိုးကိုခံယူကြောင်းတရားဖြစ်တဲ့တဏှာကိုလည်းဟောကြားပြီးပြီ။နောက်ပါဠိမှာဆက်ပြီးတော့ဟောပြီးအောင်မယ်လေ။ဝန်တို့ဝန်ဘိုးကိုပြစ်ချရာတရားကိုဗျာဟောကြားပြီးမယ်။ကတမင်းသာသိခွေပါရနိခေတနံ Yoda sahi vatanaya se saviraga nirodo Sago patineta komoti nalayo Idamo sati bharani khetananti Tatayi vatanaya chodanayi dalaye Yoda saviraga nirodo Kachin chin ne chuya kinya nipandi Yau salo chin soya nipandi Yau piti nipago chin tapan soya nipandi Ya moti chin lumiao ya nipandi Yau nale yo chin kandi chin chin ya nipandi Ati shiro mui Idai nipandi aro go Para nipi panandi Udo gumbo go picha ya huye သောသတိဆိုသည်ဆိုထိုက်ဆိုလာပြီးရောဤရဲ့လူသကဝါဘုသောရှိတော်မူသောမြတ်စွာဘုရားသည်ဝါစာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါသည်တည်းသင်တို့ဓမ္မဒုပ္ပခိတိရဉာဏ်လို့ခေါ်တဲ့ဒုက္ခသစ္စာပစ္စယပိကဉာဏ်လို့ခေါ်တဲ့သမုဒယသစ္စာကိုသိပြီးတဲ့နောက်မှာဝိပဿနာဉာဏ်ရဲ့အရှုခံအာယုန်တွေဖြစ်တဲ့ယုတ်တရားနံတရားကျောင်းတရားအကျိုးတရားတနည်းဝိပဿနာဉာဏ်ရဲ့အရှုခံအာယုန်ဖြစ်တဲ့ဒုက္ခသစ္စာနဲ့သမုဒယသစ္စာတွေကိုလက္ခဏာကြီးသုံးခံတည်ခြင်းရှုလို့ဝိပဿနာဉာဏ်ဒီညင့်တဲ့အဆုံးမှာမဉ္ဇဉ်ပုံဉ္ဇဉ်ဆိုတာပေါ်လာမှာဖြစ်တယ်။သောတာပတ္တိနဲ့သောတာပတ္တိဘုကိုစိုက်သွားတဲ့ပုဂ္ဂိုလ်အပေဘုံဘဝထပ်ပြီးရရှိဖို့ရှိသေးလား။အပေဘုံဘဝကနေခွေးလုံးကျွတ်မလွတ်သွားဘူးလား။ လက်သွားပြီပို့ပြီးဝမ်းမြောက်ဖို့ကောင်းတာကအင်မတန်လေးလံတဲ့အတိညာမဲ့နေတဲ့အပင်ခန္ဓာနဲ့ဆက်ဆက်နေတဲ့ဝန်တုပ်ဝန်ပိုးကြီးကိုဆန်းဆောင်ခွင့်အခွင့်အလမ်းကြီးချုပ်သိမ်းသွားပြီမဟုတ်ဘူးလားချုပ်သိမ်းသွားပြီလူခန္ဓာရတာနည်းနည်းမသက်သာဘူးလားအတိညာရှိတော့အတိညာရှင်ပြီးပြုပြင်ပြောင်းလဲလိုက်ရင်ဘဝမလှနိုင်ဘူးလားတိစ္ဆာခန္ဓာဝန်ကြီးရရင်အလွန်အလွန်ပဲမလေးသွားဘူးလားသေးသွားပြီဒါကြောင့်ကိုအပင်ကိုဆင်းရဲဒုက္ခကြီးကနေခွင်းလုံးကျလွတ်သွားတဲ့သောတာပန်အရိယာတော်ကောင်းဘဝဟာအလုံးရှိအပ်တဲ့ဘဝပဲလို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မို့ဒီလိုသောတာပတ္တိနဲ့သောတာပတ္တိဖို့တည်ပြီးတဲ့အရိယာတော်ကောင်းကဒီယုတ်ဒီနန္ဒီသုံးတရားကျိုးတရားတွေကိုလက္ခဏာကြီးသုံးတန်တည်တင်ကြီးဝိပဿနာရှုလို့ဝိပဿနာဉာဏ်ဒီတစ်ဆင့်ဒီတစ်ဆင့်တိုးတက်တဲ့တိုးတက်လို့မြန်မာပုံညာဒီအစ်စ်စင်ဆိုင်သွားတဲ့အခါမှာအရဟတနဲ့အရဟတဖို့ဆိုတာမဆိုင်သွားဘူးလားဆိုင်သွားတဲ့အချိန်မှာဝန်တို့ဝန်ပိုးကြီးကိုပြစ်ချခွင့်မရသွားဘူးလားရသွားပြီအဲ့ဒီအချိန်ကျတော့မှဦးစင်းတို့ရဲ့ဘဝဟာတကယ်ကိုဝန်တို့ဝန်ပိုးကလည်းလွတ်မြောက်သွားတဲ့ဘဝတစ်ခုဖြစ်သွားဘူးလားဖြစ်သွားတယ်အဲ့ဒီဘဝကိုအလုံးရှိတာဘာသလားလို့မေးရင်လူရှိကြမယ်လူရှိကြရင်ဘုံနေတဲ့ဈာန်နေနဲ့နေလို့ဖြစ်ပါမလားဘာချင်းစဉ်တွေကိုချင်းဖို့လို့လဲဒီလားချင်းစဉ်ဓမ္မာရီချင်းစဉ်ပညာချင်းစဉ်တွေကိုစဉ်တိကြချင်းဖို့တော့မလိုလေအဲ့လိုချင်းတဲ့အနေအမှာဘုရားဟောအတိုင်းချင်းဖို့တော့မလိုဘူးလားဖြစ်ပေါ်နည်းစနစ်ဒီနေတော့နိဗ္ဗာန်သွားလို့မရဘူးတော့ဒီနေရာလေးနည်းနည်းပြောလိုက်ဦးမယ်လောကမှာပြည့်စုံကဘုရားနဲ့သမ္မာသမ္ဗုဒ္ဓဆရာရှင်တို့ဖွင့်ထုံးခြင်းဆိုတာမရှိဘူးလားသမ္မာသမ္ဗုဒ္ဓမဖွင့်ထုံးတဲ့စုံညကဘာတွေမှာပြည့်စုံကဘုရားတို့ဖွင့်ထုံးခြင်းဆိုတာရှိတယ်သမ္မာသမ္ဗုဒ္ဓဆရာရှင်ဒီလည်းပဲဆရာမကူပဲနဲ့ကိုတော်တိုင်ထိုးထင်းပြီးပြည့်တယ်ပြည့်စုံကဘုရားလည်းပဲဆရာမကူပဲနဲ့ကိုတော်တိုင်ထိုးထင်းပြီးတော့ပြည့်စုံကဘုရားဖြစ်တော်မူတယ်ဘာကွာကြတယ်လဲပြည့်စုံကဘုရားရဲ့ထိုးထင်းပြီးခြင်းဒီမိမိကြည့်တဲ့သူတစ်ပါးတွေကိုသိအောင်ပြန်လည်ပြီးဟောကြားပြတာနိုင်တဲ့ဆွမ်းရည်ရှိရဲ့လားမိသူဒီသာဆွမ်းနိုင်တယ်ဗမာသမုဒ္ဒဘုရားရှင်သစူတီးဒါလျင်မိမိကြည့်တဲ့တရားကိုသူတစ်ပါးသိအောင်ပြန်လည်ဟောကြားပြတာသိနိုင်တယ်ဘာဖြစ်လို့လဲအတကရာထဲမှာရှင်းထားတယ်ပြည့်စုံကဘုရားရဲ့သိုးထင်းဒီခင်းဟာအနေနဲ့သူရဲ့အိမ်မက်မခြင်းနဲ့တည်တူတယ်အာနေတဲ့ပုဂ္ဂိုလ်တယောက်အိမ်နဲ့မပြီးမိမိအာနေတာဖြစ်နေတော့ဗာမက်သားလဲကြံပြောလို့ရလားမရဘူးအဲ့ဒီသဘောတိုင်းတယ်ပြစ်စီကဗုဒ္ဓသည်မိမိချိုးတင်းပြီးတဲ့ဆရာသဘောတွေကိုပြည့်ညတ်ခြင်းပြီးကြံလဲမဟုတ်ချမ်းသိနိုင်ဘူးဘုရားတို့လူသားပင်ပြည့်ညတ်မသားရဘူးဆိုရင်ပြည့်ညတ်ခြင်းပြီးဟောထားတဲ့တရားအထဝီဓာတ်အာဘောဓာတ်ဒေသောဓာတ်ဝါယောဓာတ်ပြည့်ညတ်ခြင်းပြီးမဟုတ်ထားဘူးအတိတ်တွေဖတ်တာဝေဒနာစေတနာစသည်အဖြစ်ပြည့်ညတ်တယ်ပြီးဟောတဲ့စကားကမကြားရရင်နားလည်ပါမလားအရဟံသံဃုဒ္ဓဘုရားရှင်ဒီသာလင်ပြည့်ညတ်တယ်ပြီးဟောနေတာဒါဆိုရင်ပြည့်ကသုံးပုံဒီမြတ်စွာဘုရားရှင်ပြည့်ညတ်တယ်ပြီးဟောထားတဲ့တရားတွေမဟုတ်ဘူးလားနိဗ္ဗာန်သွားရလမ်းကိုညွှန်ပြပေးတဲ့တရားမဟုတ်ဘူးလားဒီခေတ်မှာပြောကြတယ်တရားဆိုတာခန္ဓာအိမ်မှာကြည့်ရပါတယ်ကျန်ကြန်လိုက်ပြီးပြောနေဖို့မလိုပါဘူးတဲ့ပြောဆိုတဲ့ပုဂ္ဂိုလ်ကြီးအများကြီးလည်းမဟုတ်ဘူးလားအဲ့ဒါပြစ်စီကဗုဒ္ဓံတော်လည်းမဆန်းနိုင်တဲ့အလုပ်ကိုလုပ်နေကြတယ်လို့မပြောနိုင်ဘူးလားဒီပြည့်ညတ်သင်ထားတဲ့ပြည့်ညတ်သင်တဲ့ပေသည်တမာတံဗုဒ္ဓဆရာသူကြီးသာလင်ဆန်းနိုင်တာမဟုတ်ဘူးလားဒါဆိုနိဗ္ဗာန်သွားရလမ်းဒီသံဃာတံဗုဒ္ဓဆရာရှင်ဟောကြားထားတဲ့ပြည့်ညတ်တော်ဒီထဲမှာပဲရှိတာမဟုတ်ဘူးလားတရားအထုတ်တဲ့အခါမှာဘုရားရှင်အပေါ်မှာယုံကြည်တဲ့စိတ်နဲ့ဒေသနာဉာဏ်နောက်ကိုအရင်ဆေလွတ်ပြီးတော့ရှုရပါတယ်ပထဝီဓာတ်ကိုဒီလိုရှုရမယ်အာဘောဓာတ်ကိုဒီလိုရှုရမယ်လို့ဒေသနာဉာဏ်မှာထွန်းလင်းပြထားတယ်အဲ့ဒီဒေသနာဉာဏ်ကိုအစဉ်လိုက်ပြီးရှုတဲ့အခါမှာပစ္စကဉာဏ်ဆိုတာစိုက်ပါတယ်ဒါဆိုရင်ဈာန်ကံကိုဖယ်ပြီးတော့ဒီခန္ဓာအင်းကြီးမှာစိုက်ရင်တော့နိဗ္ဗာန်သွားရန်လမ်းတော့ဖြစ်မှာမလား မဖြစ်နိုင်ဘူးအဲ့ဒါမသိထားကြတာဒီနေ့ဥစဉ်ပုဂ္ဂလဖယ်ပြီးဓမ္မပြောနေတာပုဂ္ဂလတွေကိုဆွဲတဲ့လိုက်ရင်ဓမ္မတွေပြောလို့မရတော့ဘူးဓမ္မကြီးအမှန်တရားဖြစ်တယ်ပုဂ္ဂလကြီးထောက်ပြန်တတ်တဲ့တရားဖြစ်တယ်ဥစဉ်လို့ရဟန်းတော်များကဓမ္မကိုလက်ရမလားပုဂ္ဂလကိုလက်ရမလားဓမ္မကိုပဲလက်ရမယ်ဓမ္မကိုပဲပြောရမယ်ဘုရားမျက်နာကိုပဲမြင်ရမယ်ဘုသူမျက်နာမှာငဲလို့တော့မရဘူးဥစဉ်လို့ကဓမ္မကိုဓမ္မအတိုင်းမပြောဘူးဓမ္မကိုအတ္တမလုံမယ်အတ္တမကိုဓမ္မလုံမယ်ဆိုရင်ကျမ်းနာပိဋကအကျိုးရှိပါမလားဥစဉ်လို့လမ်းစဉ်မသားသားဘူးလားဥစဉ်လို့ရဲ့သန်းနိုင်သားတဲ့အဲ့လမ်းစဉ်လည်းသားမှာပဲလက်လာဘပေါ်များကြောင်းလမ်းကတစ်မျိုးတစ်ပါးတခြားတာဖြစ်တယ်နိဗ္ဗာန်သွားရလမ်းဆိုတာကတစ်မျိုးတခြားတစ်ပါးတော့ဖြစ်တယ်ဒါကြောင့်ဥစဉ်လို့လမ်းစဉ်မှန်ဖို့ကြိုးစားဖို့လိုတယ်ဉာဏ်စဉ်မှန်ခြင်းဆိုတာခန္ဓာဝန်ကိုဉာဏ်နဲ့ရှင်ပြီးသားနာတာ။ဉာဏ်စဉ်မှန်နေဆိုတာခန္ဓာဝန်ကိုကျွန်းမခံတာပါ။ခန္ဓာခိုင်းတဲ့မြောက်ကျွန်းမခံတာပဲ။ဒါကြောင့်မို့မိမိတို့အနေနဲ့ဉာဏ်ဉာဏ်ပုံဉာဏ်ဆိုင်တဲ့အသည့်ဒီသီလရှင်စဉ်၊သမာဓိရှင်စဉ်၊ပညာရှင်စဉ်တွေကိုစနစ်တကျစင့်ကြံကြိုးကိုအားထုတ်ဖို့ကြိုးစားဖို့တော့လိုတယ်။ဝန်တုပ်ကြီးချခြင်းကြတယ်ဆိုရင်ပေါ့။ဒီလိုတရားကိုမြတ်စွာဘုရားရှင်ဟောပြတဲ့နောက်မှာဂါထာလေးတစ်ခုနဲ့မြတ်စွာဘုရားရှင်ကဆုံးသက်ပြီးဟောပြတော်မူတယ်။ဘယ်လိုဟောတယ်လဲဆိုရင်ဘာသာဝေသင်္ဆက္ခဏာဘာရာဟာရောသာပုဂ္ဂလောဘာရာဒါနံဒုက္ခလောကိဘာရာနိဖေဒနံဒုက္ခံသင်္ဆက္ခဏာကဟုခေါ်တင်ကကိုပင်ဟုသနာတိထိတို့ဖြင့်ဆွဲလျူရာဖြစ်သောခန္ဓာငါးပါးပေါင်းတို့သည်ဘဝေစင်စေဤကံနာဖြင့်ဘာရာဝန်တို့ကိုပို့တို့စီပါပေတကားပုဂ္ဂလောသူငါကသာပုဂ္ဂိုလ်သည်သည်ဘာရာရောဝန်တို့ကိုပို့ကိုထမ်းဆောင်သူပါပေတကားလောကီငရေတိသံသခံတိတာဇမလူနဲ့ရရသောလောက၌ဘာရာဒါနံဝန်တုဝန်ပုဂ္ဂိုလ်ခံယူရခြင်းသည်ဒုက္ခဆင်းရဲလာပါသည်ဘာရာနိခေတနံဝန်တုဝန်ပုဂ္ဂိုလ်ဖြစ်ချာရာနိဗ္ဗာန်တရားတော်မျက်စီဒီကဒုက္ခသံသာဆစ်ဖြစ်ပြီးဖြစ်ပါသည်ဣတိတုဘဂဝါဘုံတော်ရှိတော်မူသောမြတ်စွာဘုရားသည်ဝောသာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါပေသတည်းအရမတနိခနထယုတ်တထဒုဒသာသမီဒုနာသာမေစုတော်သင်နန္ဒလာကာရဝခုံသရောဘုဒ္ဓသာသနိဖျားမြတ်စွာသာသနာတော်၌ဘာရမေထာထုတ်ကြကုန်လောနိဂမေထာသံယောက်ချောင်းလုံးလာကိုပြုကြကုန်လောယုံစေသာဘာဝနာနှင့်ရှင်တော်လုံးလာကိုအားထုတ်ကြကုန်လောကုန်သရောဆင်းမြောင်ကြည့်သည်ယလာကာရကျွင်ကိုဒုနာတိဘာဖြစ်သည်ဒီတကယ်လို့မြေစုသောသုံးသက်နိုင်ငံပိုင်ဆိုင်ဆိုနေရှင်ပေမည်ဒီနံစစ်တီကိုဒုနာသာဖြစ်စီကြကုန်လောဒီတိတို့ထေရောသူဂူရီမထေမြတ်စီဝောသာကရုဏာရှိသာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါပေသတည်ဒီနေ့တို့ဒီဝန်တုဝန်ပိုးကြီးကိုခြားခြင်းလေဆိုရင်တော့ဘုရားမြတ်စွာသာသနာတော်ကြီးမှာဘာဝနာနဲ့ရှင်တဲ့ရုပ်ကိုအားထုတ်မှုလုံးလာတော့ပြုဖို့မလိုဘူးလားလိုတယ်အဲ့ဒီလိုပြုပါမှဒါလည်းဒီဝန်တုဝန်ပိုးကိုပြစ်ချနိုင်ကြမှာဖြစ်ပါတယ်ဒါကြောင့်ဘုရားမြတ်စွာသာသနာတော်ကြီးဆုံးနေနေတဲ့အချိန်သီလပြည့်စုံသမာဓိပြည့်စုံပညာပြည့်စုံတွေကိုစနစ်တကျအထင်ကျန်ကျိုးကိုအားထုတ်ခွင့်ရဖို့တုံ့ပြန်ပြသပေးတဲ့ဆရာသမားတွေ ထင်ရှားရှိနေတဲ့အချိန်မှာအင်္ဂဇာဝလေးလံတဲ့ဝန်ထုပ်ဝန်ကိုကြီးကိုပြစ်ချရာနိဗ္ဗာန်တရားတော်မြတ်ကြီးမျက်မှောက်ပြုနိုင်ဖို့မိမိတို့ရဲ့ဘဝနေနည်းစနစ်တွေကိုပြုပြင်ပြောင်းလဲပြီးတော့မိမိရဲ့အကျိုးစီးပွားကိုတကယ်ရပ်ဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဘဝကိုပို့ဆောင်နိုင်တဲ့ပုဂ္ဂိုလ်တွေသိချင်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့တရားကိုဒီမှာပဲအညီဆုံးချောချဆုံးစေတဝါကာမိပပိစိန်သူသံတော်ဂံပိရစိန်တကာတိတုံမိတ္တလူသိခာဘောပပိစိတာသူပေသလာသံတော်ဖျားလျာပစ္စည်းကာနေရိယာလွယ်လောင်းဟုတုရှိကသူတော်ကောင်းတို့သည်ဂံပိရစိန်တကာနည်းနည်းတွင်တတဘောတွင်ကိုနည်းနည်းစွာချမ်းစင်ကြံကောင်းဝင်တော်မူကြကုန်သည်ဖြစ်၏ကာမီရှိကပြုဖန်ကုသိုလ်ကံတို့စီမံထောက်မှလျောက်ရာသာရာလာဇနီတေတိတိငယ်နေနိွယ်ရောယူကိုရောတို့ပိုင်းသာသည်ကာမဝတ္ထုဖြစ်သူတို့ကိုထိတ်တော်ငါတို့ပိုင်းများဤကာမတရားတို့သည်အများနေဆက်ဆံပြီးဒီကဝန်ချမ်းရည်ကမြောင်များတကယ်ကိုကြောက်လန့်ပွေတွေပါတကားဟုကျောင်းဝါတော်ညံတွေ့လျို့ကြည့်ဆုံးပေတော်မူကြကုန်သည်ဖြစ်၏။ဘဗေသိန်သူကရာဘာသာသံသာရဟုဒိသာမြမြောင်လူတို့ပေါင်းဝန်းတော်ကိုလောအောင်ချုံလျက်ယုံခံထွက်၍နှစ်သက်ရှင်လန်းရှင်အပ်ပြု၍တော်ထက်တော်မူကြလေကုန်ပြီ။ဒုမေပြည်ညနေခမာတာတရားဟုသန္တာကေရောက်သင်သူတော်ကောင်းတို့သည်လည်းပဲပတိစီတာဝုထုကာမဟုသမျှမှာမရာရာချုံလျက်ယုံခံထွက်ကြကုန်သည်ဖြစ်၍သူပေသလားသံဃရိသာမိညာခုနှင့်ဘုံပင်တို့ချစ်ခင်လေးညာမြတ်တအသောသီလကိုဒီကုန်ကရှိတာကုန်သည်ဖြစ်၍ဒေသူဖျားလျာပစ္စည်းကနှင့်အရိယာနယ်လောင်းဟုတို့ရှိကသူတော်ကောင်းတို့ကိုလူသိခါဘောသူလိုက်ကချင်းချင်ရာကိုချင်းကမသွေအာထုတ်နိုင်ကြပါစေကုန်တည်း။ Okay, အားလုံးလည်းအများကျန်သေးပြီဘုရားနာကိုလိုက်ဆိုကြမေတ္တိတော်ဤဒီဓမ္ပုံညာဒီနေ့ယန္တိုင်ပြုလို့ရတော်ကောင်းမှုကုသိုလ်သည်အတဝေခရာဝံအတဝောတရားတို့ဤကုံရာနိဗ္ဗာန်သို့ဆောင်းနိုင်သည်ขอดูဖြစ်ပါစေတည်းဒီမေတ္တိတော်ဤဤဓမ္ပုံညာဤနေ့ဤရ၌ပြုလုံရသောကောင်းမှုကုသိုလ်သည်နိဗ္ဗာန်သာနိဗ္ဗာန်သို့ရောက်ခြင်းဤဖြစ်ရောအကြောင်းထောက်ပံ့သည်ဟောသူဖြစ်ပါစေတည်းဒီမန္တာတတိတော်ဤဘုံညာဘာကံဤနေ့ဤရ၌ပြုလုံရသောကောင်းမှုကုသိုလ်ဤအဖို့ပါကကိုသဗ္ဗတတနာမီဟောင်းဖောင်းဆရာမျိုးဟောင်းဆရာသမားဟောင်းတို့အား၎င်းဒိန်သောနာကိုသောနာကျောင်းသောနာမျိုးသောနာနိုင်ငံသောနာသာသနာတော်ကိုဆောက်ရှောက်လည်ရှိကြကုန်သောဒံညာနကော နတ်ဆောင်တို့အား၎င်းဇာမင်းကြီးအား၎င်းဇနာမင်းကြီးအား၎င်းဒုံတန်တဘုံသီလေကြကုန်သောသတ္တဝါနန္ဒတို့အား၎င်းသာသီနီအပြာသိဝိသာယိသေတ္တိသုသတ္တဝါတို့သည်မေတ္တိတော်နှင့်သမန်ထတုထမြာဘုံညာသာကံကောင်းမှုကုတို့၏အသောဘာကကိုယသန္တုရရှိကြပါစေကုန်တည်း
ရန်တော်တို့နှင့်အဆက်သောဒိဋ္ဌိ5000နာအဆက်ပစ္စည်းကိုအရှင်ဘုရား၏တပည့်ကာရကဌာန၌အနန္တလူဒန်းထားပါလေရှင်မြတ်ဘုရားအရှင်ဘုရားလူရှိသောချိန်မှာအလုခါရမောပါယံဖြတ်တိတော်ယူသည်စွာလျှောက်ထားပါလေရှင်မြတ်ဘုရားအနန္တဆရာတော်ဘုရားဒီကနေ့ညလူဒန်းနဲ့တော့ကမ္မရမဆရာတော်ရမတဖန်ပြန်လဲပြီးတော့ကဝိညာဉ်နှုတ်ကအတင်းတို့တဝက်တည်တည်ပြန်လည်းကလူတတ်ပါတယ်။မဟာမြတ်ပရိယတိစာသင်တဲ့ကြီးပရိယတိဝန်ဆောင်တန်ခါများအတွက်ပရိယတိပရိသာပင်ဖြစ်တဝက်ဤဒီပြန်လည်းကလူတတ်ပါတယ်။အဲဒါကြောင့်တရားနာကြွလာကြတဲ့ဓမ္မမိတ်ဆွေများမှာသာဓုနမောတနာသုံးချိန်ခေါ်ဆိုခြင်းပြုပါရန်ယိုသေးစွာဖြင့်မေတ္တာရခံပါတယ်။သာဓုသာဓုသာဓု
Thank you.